ယနေ့သာသနာတော်နှစ်2555နှစ်မြန်မာကောဆံတက္ကရာ1383ခုနှစ်တဇာမုလဆန်17ရက်နေ့ခရစ်နှစ်2012ခုနှစ်နိုဝင်ဘာလ6ရက်တနင်္ဂနွေနေ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဆန်ဖရန်စစ္စကိုဘေးအေရိယာမှာရှိတဲ့ဒေးလီစီတီမြို့ဆာရာမွန်ဒီဒေးလီထေရဝါဒဓမ္မအသင်ကဆင်ရင်ကျင်းပအပ်တဲ့အပတ်စဉ်ဓမ္မသင်တန်းမှာဦးဇင်းတို့ဒီကနေ့တနင်္ဂနွေဓမ္မသင်တန်းမှာဓမ္မဒါနတရားလူပေးလူသွားခြင်းနဲ့တုတ်တံကတော့သင်္ခါရုပပတ္တိတုတ်ထိုတုတ်တံသည်ပိဋကသုံးပုံတို့တွင်တုတ်တံပိဋကနိဂေ၅ရပ်တို့တွင်မေစီမနိဂေဥပရိဗန္ဒာသပါဠိတော်ဥပရိပန္နကပါဠိတော်မှာလာရှိပါတယ်ထိုသင်္ခါရုပပတ္တိတုတ်ကိုအခြေခံပြီးတော့ဦးဇင်းတို့32ပုံကိုဘယ်လိုဖန်ဆင်းသလဲဆိုတဲ့ကောင်းစဉ်နဲ့ဓမ္မဒါနတရားလူပေးသူတော်မှာဖြစ်ပါတယ်အဲ့တော့ဦးဇင်းတို့တရားအထုတ်တဲ့အခါဦးဇင်းတို့ကလည်းကမှလေကင်္ခာဝိတရဏဝိသုတိဒီအချက်မှာဘာလို့နားလည်ရသလဲဆိုရင်ယုံမှတန်တရားဝိသိကိစ္စတွေကိုလွန်မြောက်နိုင်မှဟိုဘက်ဖြစ်ပြတမတနာဉာဏ်ဆိုတာဖြစ်လို့ရတာမိမိတို့လောကတဘာဝအကြောင်းနေလောကကြီးအကြောင်းနေကိုယုံမှတန်တရားဝိသိကိစ္စရှိနေတယ်ဆိုရင်ဒီပုဂ္ဂိုလ်ဘလောက်ပဲတရားအထုတ်အထုတ်ဟိုဘက်မှာတမတနာဉာဏ်တော့ဖြစ်ခွင့်မရဘူးဥရိယပြဉာဏ်ဖြစ်ပြမြင်မှုဆိုတာအဝေးကြီးပါအဲ့တော့ယောဂီပုဂ္ဂိုလ်တွေအနေနဲ့အခြေခံဆိုလို့ရှိရင်ဦးဇင်းတို့ယုံမှားတန်တရားဝိသိကိစ္စဘယ်လိုပဲဖြောက်နိုင်မလဲဒါတည်းအရေးကြီးပါတယ်အဲ့ဒီတော့ကိုဦးဇင်းတို့ဘာလို့သိနေရတာလဲဆိုရင်ဦးဇင်းတို့ဒီတင်းလာနေကြာတာပြင်းနေဆိုရင်ဦးဇင်းလည်းပဲအင်္ဂလိပ်စာသင်ကျောင်းသွားပြီးအင်္ဂလိပ်စာဖတ်ပါတယ်အဲ့တော့ဦးဇင်းအင်္ဂလိပ်စာသင်တဲ့ဒုတိယတခန်းမှာဆရာကြီးဦးဇင်းနဲ့မကြားဘာသာရေးကျောင်းလေးကြီးဆွေးနွေးဖြစ်တယ်ဦးဇင်းတို့ဗုဒ္ဓဘာသာကိုသူစိတ်ဝင်စားတယ်။အဲဆရာကြီးကဘာသာရေးကြောင်းစိတ်ဝင်စားတော့ဦးဇင်းကလည်းပဲဆရာတော်ဥသီလနန္ဒအင်္ဂလိပ်လိုရေးထားတဲ့စာအုပ်တွေအဲ့ဒီလိုစာအုပ်ကောင်းလေးတွေဆိုသူပေးပြီးတော့ဖတ်ပါတယ်။သူလည်းပဲစိတ်ပါဝင်စားစွာဖတ်လို့လေ့လာပြီးတော့ဦးဇင်းနဲ့ထပ်ပြီးတော့ဆွေးနွေးတယ်။ဆွေးနွေးတဲ့အခါသူသိရင်သူပဲရောက်မလဲ။သူကတည်း65-80လောက်တော့ရှိပါတယ်။အတူတင်ပဲရောက်မယ်တဲ့။သူကတော့လူကတော့ပြန်မဖြစ်ချင်ဘူး။အဲ့တော့လူပြန်မဖြစ်ချင်။အဲ့တော့ तू ကကြံနာ ਉਹ လည်း तू ကမသိနေ။မသိတော့အဲ့တော့ငါတိရိစ္ဆာန်ဖြစ်ချင်တယ်။တိရိစ္ဆာန်ထဲမှာကြားဖြစ်ချင်တယ်။အဝါရောင်နဲ့အနဲ့ရောင်အစင်ကြားပါတဲ့။လှတဲ့ကြားကြီးတစ်ခုဖြစ်ချင်တယ်။အဲ့မင်းဘာလို့လူပြန်မဖြစ်ချင်ရတာလဲ။လူဘဝကောင်းတာပဲ။လူတွေမကောင်းတော့လူတွေဒါဆိုတယ်လူတွေကကြီးနိုင်ကြရင်အဲ့ဒီလိုစစ်ပွဲတွေဖန်တီးပြီးတော့ကဘာကြီးနဲ့ဖြတ်စည်းနေတာအဲ့လူတွေငါပြန်မဖြစ်ချင်ဘူးလေလူတွေဒါဆိုးကုန်ပြီငါလည်းလူပြန်ဖြစ်ရင်အဲ့ဒီလိုလူဆိုးဖြစ်သွားမှာငါကြောက်တယ်တတိယဆန်ဖြစ်တော့မင်းဒကာကြီးအဲ့တော့ဆရာကြီးကကြားဖြစ်ချင်တယ်ကြားဖြစ်တော့ကြားဆိုသူများဖန်ဆာပြီးတတ်စားရတာအဲ့တော့ဘာထူးသေးလဲလို့သူများအနိုင်ကျင့်ရတာပဲကောင်းလို့လားဦးဇင်းနားလေကကိုလေကြိုးစားပန်းစားနဲ့လက်ဟန်ချေရနဲ့လည်းပြောရတာပေါ့လေကျွန်တော်ကြီးဘာမှမပြောတတ်ဘူးအဲ့နဲ့သူကဒါဆိုရင်နဲ့သူပီကော့ဖြစ်ချင်တယ်နော်ဒေါင်းဖြစ်ချင်တယ်သူအကွက်ကွက်လေးနဲ့လှတယ်အဲသူဖြစ်ချင်အဲ့တော့ဦးဇင်းပြောတယ်နင်ဘယ်တရိစ္ဆာန်ပဲဖြစ်ဖြစ်တရိစ္ဆာန်တွေနားရတာစားတာရဲ့အိတ်တာရဲ့နော်ဒီလိုပျော်ပါဖို့ရဲ့ဒီလောက်ပဲနားရတာသူတို့မှာဘာမှထူဆန်းတဲ့အခြေအနေတိုးတက်မှုဆိုဘာမှမရှိဘူးလို့ဒါဆိုရင်ငါဘာဖြစ်ရရင်ကောင်းမလဲအလိုလည်းမဖြစ်ခြင်းဘူးဆိုရင်မင်းဆရာကြီးမှကောင်းတဲ့ကံတွေရှိတယ်ဆိုရင်နတ်ဖြစ်မှာပေါ့လို့နတ်ဖြစ်ခြင်းလို့ရတယ်လို့ဒါဆိုရင်နတ်ဖြစ်ငါဘယ်မှာနေရမှာလဲအဲ့တော့ဦးဇင်းကပြောတယ်ငါတို့နေတဲ့လူသားကဘာကြီးဘယ်မှာရှိနေရလဲလူသားကဘာ မင်းတို့သိပ္ပံပညာရှင်တွေပြောထားတယ်လေတို့အာကာသထဲမှာမျောပါနေတဲ့ဂျိုကဘာပေါ်မှာမင်းတို့ကတော့ရက်တည်နေကြတာပဲမဟုတ်လားလို့အဲ့တော့32ပုံသားတွေကလည်းပဲအာကာသထဲမှာသူကံအားတွေဆိုတာနေစရာပြီးဆိုတာသူ့အနေနဲ့သူရှိဒီအာကာသထဲမှာမျောပါနေအထက်ရဲ့အောက်ရဲ့ဘာရဲ့လို့မဟုတ်ဘူးလို့အဲ့ဒီတဘောအဲ့တော့နတ်ဆိုတယ်ပဲအာကာသထဲမှာမျောပါတယ်အဲ့တော့ဒါဆိုရင်အာကာသထဲမှာမျောပါတဲ့အစိတ်ပိုင်းတစ်ခုမှာဖြစ်တဲ့တဘောဖြစ်တဲ့ပုံဘဝဘောလို့အဲ့ဒီတော့ဦးနေကနားလည်လားပြောပြတော့ငါအိမ်ဘယ်လိုဖြန့်ဆင်းပေးမလဲတဲ့အဲ့တော့နော် you every day you think you talk you act အဦးနေလည်းနော်နေ့တိုင်းမင်းပြောတယ်ဆိုတယ်ကြံစည်တယ်စဉ်းစားတယ်အဲ့ဒါတွေကသဗ္ဗုဒ္ဓဆက် it is karma they are karma your karma is create your karma create your houseဟုတ်တယ်လေအဲ့ဒီလိုအုံင်းခွန်နဲ့တလုံးချင်းပြောရတာပေါ့နော်အဲ့တော့အဲ့မင်းထုတ်ထားတဲ့ကံတွေကမင်းရဲ့အိမ်တွေကိုထန်တီးပေးမှာပေါ့လို့မပူပါနဲ့လို့ဒါဆိုရင်အသေးစားပစ္စည်းလေးတွေရောတဲ့ငါလိုချင်တဲ့အသေးစားပစ္စည်းတွေဒါတွေလည်းအကုန်မင်းစိတ်ဆန္ဒအတိုင်းအကုန်ဖြစ်မှာပဲလို့မပူကြမရှိပါဘူးလို့နောက်ဆုံးသူကတက်တယ်ငါရဲ့အဖော်ဒါငါလိုချင်နေတာလေအဲ့တော့ငါရဲ့အဖော်ကိုဘယ်လိုရှာရမလဲအဲမင်းခုလူဘဝမှာဟောမင်းအဖို့မင်းဘယ်လိုရှာသလဲလို့လူဘဝရှာနေကြတိုင်းပဲသူတို့လည်းအဲ့မှာတွေ့တဲ့အခါကိုယ်နဲ့ရေဆက်ဆုံးတဲ့လူတွေ့လိမ့်မပေါ်လို့ကိုယ်နဲ့အကြောင်းပါတဲ့လူလူပဲဆုံးကြမှာပေါ်လို့အဲ့တော့ဦးသင်းအဲ့ဒါပြောပြတယ်အဲ့တော့ဦးသင်းတို့ဒီမှာပြောချင်တာက तू ကဗုဒ္ဓဘာသာကိုသူစိတ်ဝင်စားတာကဗုဒ္ဓဘာသာဟာကိုလို့ရင်ကိုရတယ်ဘယ်သူမှဖန်ဆင်းရတာမဟုတ်ဘူးဆိုတော့အဲ့ချက်ကိုတော်လေးသဘောကျတယ်။သူကဘာသာတရားတွေကျွန်တော်များလေ့လာဖို့ပုံပေါ်ပါတယ်။အဲ့တော့ဘာသာတိုင်းကိုသူလေ့လာတယ်တဲ့။ဒါပေမဲ့ဗုဒ္ဓဘာသာကိုသူပိုစိတ်ဝင်စားတယ်။သူကပညာလို့ခေါ်မလဲ။ယဉ်ကျေးသိမ့်မှုဆိုတာပြောပါတယ်။ဦးဇင်ပင်နာကလည်းအီဂျစ်ကခရိယန်ကရမဆိုတော့သူကလည်းပဲအရာအလုံးဖျားဖန်ဆင်းတယ်။အဲ့တော့မင်းနေစရာအတွက်ဖျားအကုန်ဖန်ဆင်းပေးမှမင်းမပူနဲ့သူကလည်းအဲ့လိုပြောတာပေါ့။အဲ့တော့သူကလည်းကြည့်ရင်ကြည့်ကြည့်ပဲညင်းပါလေငါဘာသာတရားအားလုံးကိုသိစားတယ်ဒါပေမဲ့အဲ့ဒါတော့ငါမယုံဘူးလေမဆိုးဘူးသူတို့ညင်းတာကတိမ်တိမ်မွေ့မွေ့ပဲညင်းတယ်တစ်ဖက်သားလည်းခံသားအောင်ပေါ့နော်ဘာသာတိုင်းကိုငါသိစားတယ်ဒါပေမဲ့အဲ့ဒီဟာကိုငါမယုံဘူးလေအဲ့တော့ဟိုခရိယန်ကရမလည်းသူလည်းတတ်တယ်ဆိုတော့စူးစမ်းပြီးပြောတာပေါ့ဒါပေမဲ့သူလည်းမခံအဲ့တော့ဦးစင်းဒီမှာဆက်ပြီးတော့ဆွေးနွေးခြင်းစီပေါက်သွားတာကဘာလဲဆိုရင်ဦးဇင်းတို့ဗုဒ္ဓဘာသာမှာဗုဒ္ဓကဟော32ပုံကိုဘယ်လိုဖြစ်တည်နေသလဲတောင်းဦးဇင်းတို့ဒီတစ်ပတ်မှာဘာလို့လို့ဆိုတော့ဒီအကြောင်းအရာတွေမသိဘူးဆိုရင်ဦးဇင်းတို့ဟိုယုံမတန်တရားဝိသိကိစ္စတွေနဲ့အတိတ်ဘဝဆိုတာရှိသလားပစ္စုပန်ဘဝကတော့ဘာလဲအနာဂတ်ဘဝတွေဆိုတော့ဘယ်လိုလဲအဲ့ဒီလိုနဲ့ယုံမတန်တရားတွေဝိသိကိစ္စတွေဖြစ်နေရင်အနာဂတ်ဆိုတာလည်းရှိရင်မှရှိမှာပါလို့အဲ့ဒီလိုဆိုတေးရေမြေကြီးလည်းရောက်သွားပြီးတာပါပဲဒါလို့ဆိုရင်သူ့မှာဥစ္စေတာဒိဋ္ဌိကအကန့်ညီသွားတယ်တခါအတိတ်ပစ္စုပန်နာကအဲ့ဆယ်ရဲ့သူကပြောသေးတာဟုတ်သူကငါရဲ့ငါတေးလို့ရှိရင်ငါရဲ့ခန္ဓာတွေကဆိုးလျက်ငါဘယ်လိုက်ရှာမလဲဘယ်သွားနေမလဲလက်ပြီဆိုရင်ဘယ်နှမဒီငါရဲ့ဆိုးလျက်ဘယ်ဘော်ဒီရဲ့သွားဝင်မလဲသူကထင်ပြောတာဟုတ်အဲ့တော့ဦးဇင်းတို့မှာဗုဒ္ဓဘာသာအနေနဲ့ကံတစ်ခုကောင်းလာတာမြတ်စွာဘုရားကအဲ့ဒီဆိုးဆိုတဲ့အတ္တကောင်ဝိညာဉ်ကောင်လိပ်ပြကောင်ဗုဒ္ဓလက်မခံသူတို့အဲ့ဒါကိုသဘောမပေါက်ဘူးအဲ့တော့အဲ့ဒီဒါပေမဲ့ဦးဇင်းတို့ကစာတိရတော့နာတိရတော့လက်မခံပေမဲ့ဒါပေမဲ့ဆွဲလာတဲ့အဆွဲကတော့ဦးဇင်းတို့တူတူကိုကိုတစုံတစ်ခုလန့်သွားလို့မေ့သွားတယ်ဆိုရင်ဘာဖြစ်လဲလိပ်ပြဆင်းသွားတယ်လိပ်ပြလွင့်သွားတယ်တစုံတစ်ခုတည်သွားတယ်ဆိုရင်ဦးဇင်းတို့ဗမာပြည်မှာတော့လူတယောက်တည်တယ်ဒီသင်္ကန်းကုန်းမှာသွားပြီးတော့မြှုပ်လိုက်တယ်ပြီးရင်တစ်ခက်လေးနဲ့မင်းလိုက်ခဲ့ဦးအဲဆွန်တော့ဦးမှာဦးအဲ့တော့လိုက်ခဲ့ဦးဆိုပြီးတော့ဦးဇင်းတို့တောင်ကြီးမှာတော့ကိုတီခေါ်ကြတော့အဲတစ်ခက်လေးနဲ့အဲသူ့အုပ်ကနာလေးရိုက်ပြီးတော့အဲနာတစ်ပင်နဲ့ချိုးပြီးတော့အဲလူကတလန်းတော့ဘယ်သူနဲ့မှစကားမပြောပါဘူးလေခေါ်လာအဲအိမ်ကျတော့တနေရာထားပြီးတော့အခုစားပြီးအိမ်ကြီးတွေထားပြီးတော့တက်တက်နော်အဲ3ရက်ဒါမှမဟုတ်9ရက်ရက်လည်တဲ့နေ့မှာဆွန်းတော့ပေါ့ဆွန်းတော့အမျှဝင်ပြီးပြီဆိုရင်အဲ့ဒီတက်ကိုင်းတွေတင်းကျင်းကုန်းတောင်ပြတ်ပို့တယ်ဗုဒ္ဓဘာသာလေးမှာရှိနေတဲ့အစွဲလေးတွေပေါ့နော်ဆိုတော့ကဟိုဝိညာဉ်ဆိုတဲ့ အတ္တကောင်ဝိညာဉ်ကောင်လက်ပြကောင်ဆိုတဲ့အစွဲလေးတွေကရှိနေတာအဲ့ဒီဟာရှိနေရဲ့ဆိုတဲ့ကဦးဇင်းတို့မှာဒိဋ္ဌိတမျိုးကကပ်နေနေတယ်ဟုတ်တယ်မလားအဲ့တော့အဲ့ဒီဟာတွေနဲ့ပတ်သက်ပြီးယုံမှတန်တရားကဲအောင်တင်္ခါရုပပတ္တိတုံနဲ့ပရိစ္ဆသမုပ္ပါကိုနိုင်ညီပြီးတော့ဦးဇင်းတို့ဒီအတ္တဝိညာဉ်ဝါဒကိုပယ်ရှားနိုင်ဖို့အတိတ်ပစ္စုပ္ပန်နာကဟာတစ်ခုလည်းမဟုတ်ဘူးတစ်ခုစီဆိုတာနားလည်ဖို့အကြောင်းအကျိုးဆက်လာတာအရင်ဘဝကလည်းငါပဲအခုလည်းငါပဲနောက်လည်းငါပဲဒီလိုမျိုးမဟုတ်ဘူးဒါဆိုရင်တခြားစီလားဒီဘဝကိုကြိုက်တာလို့နောက်ဘဝနောက်ကိုခံလိုက်မယ်နောက်ကိုဆံလိုက်မယ်အဲ့ဒီလိုမျိုးလားအဲ့ဒီလိုမျိုးလည်းမဟုတ်ဘူးအဲ့တော့ဘယ်လိုအကြောင်းမျိုးဆက်တာလဲဒါဦးဇင်းတို့လေ့လာကြည့်မှာပေါ့နော်အဲ့တော့သင်္ခါရုပပတ္တိတုတ်ကိုအကြံဖြင့်ဦးဇင်းတို့နားလည်ကြည့်မယ်ဆိုရင်သူကတော့တိတ်ပြီးတော့ခက်ခဲမှုမရှိပါဘူးအဲ့မြတ်စွာဘုရားတာဝတိပြည်စီတော်အကြောင်းတော်မှာတရင်သုံးနေတဲ့အချိန်မှာမြတ်စွာဘုရားကဒီတုတ်ကိုဟောတာပါအဲ့တော့မြတ်စွာဘုရားကသင်္ခါရုပပတ္တိဆိုတာသင်္ခါရဥပပတ္တိသင်္ခါရသင်္ခါရတရားတို့ရဲ့ဥပပတ္တိဖြစ်ခြင်းကိုသင်္ခါရတရားတွေရဲ့ဖြစ်ခြင်းကိုငါဟောမယ်အဲ့တော့ဦးဇင်းတို့ဒီနေရာမှာဒီတုတ်ကိုမချင်းကပ်ခင်လောကသုံးပါးအကြောင်းဆိုတာဦးဇင်းတို့လောကဝိတုမြတ်စွာဘုရားရဲ့ဂုဏ်တော်ကိုအားထဲမှာလောကဝိတုဂုဏ်တော်ကြားဘူးလားအဲ့တော့လောကဝိတုဆိုတဲ့တတလောကသင်္ခါရလောကဩကာသလောကဆိုတဲ့လောက၃ပါးရဲ့အကြောင်းအရာကိုနော်ကြကြနန်းနာသေချာနားလည်တဲ့အတွက်ကြောင့်လောကဝိတုကုံတော်အဲ့တော့အဲ့ဒီမှာလောက၃ပါးဆိုတာကဘာတွေလဲတတလောကသင်္ခါရလောကဩကာသလောကအဲ့တော့တတလောကဆိုတာတတ္တဝါတွေလူတွေနဲ့တိရိစ္ဆာန်တွေပြမာတွေတက်ရှိတွေတက်ရှိပုဂ္ဂိုလ်တွေတက်ရှိတွေကိုဘာလို့ခေါ်လဲတတ္တလောကဒီတက်ရှိတွေရဲ့တည်နေရာဘုံဌာနတွေကိုဩကာသလောကဘာလောကလဲဒီနေရာမှာဩကာသဆိုတည်နေရာကိုပြောတာဦးဇင်းတို့ဖျက်ရှိကိုတဲ့နေရာမှာပါတယ်ဩကာသဆိုတာကခွင့်တောင်းတဲ့အတိတ်ပဲရတာခွင့်ပြုပါကတော်ပြရစီနော်ဩကာသဆိုတဲ့နော်ကတော်တဲ့နေရာမှာပါတယ်ဩကာသတည်ခွင့်တောင်းတာကတော့ဘုခွင့်ပြုပါအခုဒီဩကာသလောကထဲမှာဆိုတဲ့စကလုံးထဲမှာပါတယ်ဩကာသတည်နေရာဘုံဌာနတတ္တဝါရဲ့နေရာအမှလူတွေရဲ့နေရာဘုံဌာနသည်လူဘုံတိရိစ္ဆာန်ရဲ့နေရာဌာနသည်တိရိစ္ဆာန်ဘုံပြိတ္တာတွေရဲ့နေရာဌာနသည်ပြိတ္တာဘုံနတ်တွေနေရာဌာနသည်နတ်ဘုံပြမာတွေနေရာဌာနသည်ပြမာဘုံကဲဒါဆိုရင်ဒီဘုံတွေကိုဘယ်လိုဖန်ဆင်းသလဲဒါသိဖို့ဆိုတော့ဒါလောကသုံးပါးမှာတတ္တလောကတတ္တဝါရဲ့တည်နေရာဩကာသလောကကောင်းပြီအဲ့တော့နောက်တစ်ခုလောကကသင်္ခါရလောကအဲ့တော့အဲ့ဒီလောက၃ပါးထဲမှာဘယ်ဟာကအခေရလဲဒါကြည့်ရမယ်အဲတတလောကဆိုတာတတ္တဝါတွေကိုပြောတယ်ဩကာသလောကဆိုတာတတ္တဝါတွေရဲ့တည်နေရာကိုပြောတယ်ဒါဆိုရင်တတ္တလောကတက်ရှိတယ်တက်ရှိတယ်ရဲ့တဏ္ဍာမှာအရှိတရားကပါတယ်အချင်းချင်းပြောရင်ရုပ်တရားနဲ့နာမ်တရားအဲ့မျက်စိယုံနားယုံနှာခေါင်းယုံရှားယုံကိုယ်အကြည့်ယုံเนาะနှလုံးအယုံဒါပေါင်းလိုက်ရင်ဒါเนาะဒါရုပ်တရားတွေဟုတ်ပြီလားเนาะအဲ့ဒီရုပ်တရားတွေမှာလာရိုက်ခတ်ပြီးတော့ထင်တဲ့အာယုံတွေနဲ့ထိလိုက်တဲ့အခါမှာပေါ်လာတဲ့မြင်စိတ်ကြားစိတ်နားစိတ်စားစိတ်ထိစိတ်သိစိတ်တွေးစိတ်ဆိုတဲ့စိတ်ဓာတ်တွေကအာယုံတွေပေါ်မှာညွတ်ကိုင်းနေတဲ့သဘာဝရှိတော့အဲ့ဒီအရာတွေကိုဘာတရားလို့ခေါ်လဲနံတရားတိရစ္ဆာန်တွေမှာလည်းမရှိဘူးလားလူတွေနဲ့တွေ့ပြမှာတွေအကုန်လုံးမှာဒီအာယုန်တွေကိုတိတဲ့ဓာတ်တဘာဝအကောင်းထဲကင်ပြလို့မရပါနဲ့မရှိနေဘူးလားရှိနေတယ်အဲ့တော့အဲ့ဒီဓာတ်တဘာဝတွေစိတ်ဓာတ်တဘာဝတွေဆိုတဲ့နန္ဒတည်းရဲ့မိယာအကြောင်းဖြစ်တဲ့မျက်စိနားနာရှာကိုယ်နှလုံးဆိုတဲ့ဒီရုပ်ဓာတ်တွေဟာပူခြင်းအေးခြင်းဆိုတဲ့ဆန့်ကျင်ဘက်အကြောင်းတရားတွေပေါ်လာရင်ချက်ချင်းတစ်ခဏချင်းဖောက်ပြန်ပျက်စီးသွားနိုင်တယ်အခုချက်ချင်းပူနေတာကနေချက်ချင်းအေးကြည့်တခါလေးဖောက်ပြန်သွားအေးတာကနေပူလိုက်တယ်ပူတာကနေအေးလိုက်တယ်ဒါကြောင့်ယာတိအကူးပြောင်းနေမှာလူတွေဟာရုပ်တွေမခံနိုင်တော့ယောဂပဲရဖြစ်ကြတယ်နော်ဒီသဘောပေါ့နော်ဒါကြောင့်ဆန့်ကျင်ဘက်အကြောင်းတစ်ခုအစာလုံသွားရင်လည်းရုပ်ဓာတ်တွေကအစာအိမ်တွေလောင်သွားတယ်အစာများသွားရင်လည်းရုပ်တွေကသွေးတွေပါလေဆောက်တက်ပြီးတော့ဆန့်ကျင်ဘက်အကြောင်းတစ်ခုပေါ်လိုက်တာနဲ့ရုပ်ဓာတ်ကခံနိုင်ရည်ရှိရလားမရှိဘူးအစွန်းတစ်ခုရောက်သွားပြီဆိုတာနဲ့ရုပ်ဓာတ်တွေကအချိန်မရွေးဖောက်ပြန်သွားနိုင်တဲ့အတွက်ကြောင့်အဲ့ဒီမျက်စိနားနှာရှာကိုယ်သွေးအကြည့်ဓာတ်ဓာတ်တွေကိုရုပ်တရားလို့ခေါ်တယ်။ဘာလို့ရုပ်တရားလို့ခေါ်လဲ။ဆန့်ကျင်ဘက်အကြောင်းပေါ်လာတာနဲ့ချက်ချင်းပြည့်စည်သွားနိုင်လို့ဘာလို့ခေါ်လဲ။ရုပ်တရား။
အဲ့ဒီယုတ်တက်တွေကိုအမိပြုတ်ပြီးထင်ဟပ်ပေါ်ရတဲ့အာယုံကိုတိတဲ့ဓာတ်တဘာဝလေးကိုကြတော့အာယုံပေါ်မှာညုတ်ကိုင်းနေတာမို့လို့ဘာဓာတ်တဘာဝလဲဒါဆိုရင်ဥစဉ်တို့တတ္တလောကရဲ့အရှိတရားဟာပရမတ်ပြဉ္ညတ်တွေကိုခွာလိုက်ရင်ပရမတ်အရှိတရားကဘာနဲ့ဘာနဲ့ရှိတော့ယုတ်တက်နဲ့နန္ဒတ်ဒိဋ္ဌာန်နဲ့ဖြစ်ဖြစ်လူပဲဖြစ်ဖြစ်နော်နတ်ပဲဖြစ်ဖြစ်ပြမပဲဖြစ်ဖြစ်တတ္တလောကကြီးကိုခြုံကြည့်လိုက်ရင်ဘာဓာတ်နဲ့ဘာဓာတ်တွေလဲယုတ်တက်နဲ့ဒါဆိုရင်တတ္တဝါရဲ့တည်နေရာဘုံဌာနဆိုတဲ့ဩကာသလောကဒါတက်မဲ့လေတောတောင်ရေမြေသစ်ပင်တွေဒါတွေကရုပ်စီဝိတနံစီဝိတလို့ခေါ်တဲ့ရုပ်သက်နံသက်မပါတဲ့အတွက်ကြောင့်အဲ့ဒါတွေကိုဥစဉ်တို့စာပေရတက်မဲ့လို့ခေါ်တယ်ဘာလို့ခေါ်လဲအဲ့ဒီတက်မဲ့ဩကာသလောကကြီးကိုအနှစ်ချုပ်လိုက်ရင်ဥတုစာရုပ်တွေဘာရုပ်တွေလဲအပူအေးဆိုတဲ့ဓာတ်တဘာဝနှစ်ခုအပေါ်မှာအခြေခံပြီးတော့ဓာတ်ကြီးလေးပါတို့ရဲ့ဖြစ်တည်မှုဥဒုဇယုတ်ကလတ်စီတယ်ဒါပေမဲ့ဒီဥဒုဇယုတ်ကလတ်ကောဘသူတွေနဲ့ဆက်ဆက်နေတာလဲဆိုရင်တတ္တဝါတွေရဲ့ကံနဲ့အပြုတ်မှုတွေနဲ့ဆက်ဆက်နေတာကံမပစ္စယဥဒုဇယုတ်တွေဘာယုတ်တွေလဲကံအရင်ခံတဲ့ဥဒုဇယုတ်တွေလို့ခေါ်တယ်ဘာယုတ်တွေလို့ခေါ်လဲဒါဆိုရင်ဩကာသလောကဆိုတဲ့ပြဉ္ညတ်ကိုခွာလိုက်ရင်တကယ်အရှိတရားကကံရဲ့အရင်ခံဖြစ်တဲ့ဥဒုဇယုတ်တွေဒါဆိုရင်ဦးဇင်းတို့တတ္တလောကဆိုတာလည်းပဲပြဉ္ညာဩကာသလောကဆိုတာလည်းပြဉ္ညာအဲ့ဒီလောကနှစ်ခုရဲ့အရှိတရားသည်ယုတ်တ္တနန္ဒတ်ဘာတ္တနဲ့ဘာတ္တတော့အဲ့ဒီယုတ်တ္တနန္ဒတ်တည်းရဲ့ဖြစ်စဉ်ကိုပြခြင်းသည်သင်္ခါရလောကဘာလောကလဲဒါဆိုရင်လောကသုံးပါးထဲမှာအရေးကြီးစွာနားလည်ရမှာကဘာလောကပဲသင်္ခါရလောကနားလည်ရင်တတ္တလောကကြီးတကြောင်အကြောင်းနားလည်ပြီးတော့ရှင်းပြီးသားဖြစ်သွားပြီဩကာသလောကဘုံဌာနတွေကြောင်းအကုန်လုံးရှင်းပြသားဖြစ်သွားပြီ။ဒါဆိုရင်ဥစဉ်တို့ချင်းကပ်မှာကဘယ်လောကကိုချင်းကပ်မှာလို့ဘယ်လောကကိုနားလည်အောင်ကြိုးစားမှာလို့သင်္ခါရလောကသင်္ခါရလောကနားမလည်ရင်တတ္တလောကအကြောင်းနားမလည်ဘူး။ဩကာသလောကအကြောင်းနားမလည်နိုင်ဘူး။ဒါဆိုရင်ဥစဉ်တို့သင်္ခါရလောကကိုချင်းကပ်။ဒါကြောင့်သင်္ခါရုပ္ပပတ္တိတုဆိုအဲ့ဒီသင်္ခါရလို့ခေါ်တဲ့ယုတ်တ္တလန္တတ်တည်းရဲ့ဖြစ်ချင်းကိုဖော်ပြတာ။ဘာလို့ယုတ်တ္တလန္တတ်ကိုသင်္ခါရလို့ခေါ်လဲဆိုရင်ဆိုင်ရာအကြောင်းတရားတွေကြောင့်ဖြစ်ရတဲ့ဓာတ်တဘာဝတွေမို့လို့အကြောင်းကြောင့်ဖြစ်လာတဲ့ဓာတ်တဘာဝတွေကိုသင်္ခါရသင်ပစ္စယဟိသင်္ခရိယတေတိသင်္ခါရောပစ္စယဟိအကြောင်းတရားတို့သည်သင်္ခရိယတေပြုပြင်စီမံအပ်၏အဲ့ဒီလိုအကြောင်းတရားတွေကပြုပြင်စီမံပေးလိုက်လို့ပေါ်လာတဲ့ဓာတ်တဘာဝတွေဖြစ်လို့အဲ့ဒီယုတ်တ္တဏ္ဍတ်ကိုဘာလို့ခေါ်လဲသင်္ခါရဘာလို့ခေါ်လဲသင်္ခါရအဲ့ဒီယုတ်တ္တဏ္ဍတ်ရဲ့ဖြစ်ခြင်းဖြစ်ပုံတွေကြောင်းကျိုးဆက်ပြီးတော့ဖြစ်နေပုံတွေကိုပြတာကိုဥပပတ္တိဒီနှစ်ခုဆက်လိုက်တော့သင်္ခါရုပပတ္တိပါလေကဲတော့ဒီနေရာမှာမြတ်စွာဘုရားကအဲ့ဒီနော်ဩကာသလောကဆိုတဲ့ဘုံဌာနတွေနဲ့တတ္တလောကဆိုတဲ့ဘုံဌာနတွေနဲ့ဒီတတ္တလောကဆိုတဲ့တတ္တဝါတွေအကြောင်းနဲ့တတ္တဝါတွေရဲ့ဒီနေရာဖြစ်တဲ့ဩကာသလောကဘုံဌာနတွေအကြောင်းဒီနေရာမှာပြည့်ညတ်စကလုံးနဲ့ဘုရားကပြောထားပြီနားလည်အောင်တခါတလေမြတ်စွာဘုရားကပြည့်ညတ်ကိုသုံးရအခုလိုပရမတ်တွေကိုချင်းကပ်တဲ့အခါပြည့်ညတ်မပါဘဲနဲ့နားလည်အောင်ရှင်းပြလို့မရဘူးပရမတ်သဘောတွေဟာဦးဇင်းတို့ပထဝီဆိုတဲ့အမည်တို့အာဘောဆိုတဲ့အမည်တို့ဆိုတာအမည်နာမပြည့်ညတ်တယ်တကယ်တော့ဦးဇင်းတို့ဒီတက်ရှိတွေရဲ့တဘာဝမှာမာတဲ့ပြော့တဲ့သဘောလေးကိုပထဝီဓာတ်လို့ပြည့်ညတ်တင်လိုက်တာပဲဟုတ်တယ်မလားပူတယ်အေးတာလေးကိုဗာဓာတ်လို့နာမည်ပေးလိုက်တယ်နော်တေသောဓာတ်နော်တထောက်ကန္တာရွေးရှားတာလေးကိုဝါယောဓာတ်ယူစည်းဖွဲ့စည်းတဲ့သဘောလေးကိုအာဘောဓာတ်ဒီလိုမျိုးတင်စားတာဒါပြည့်ညတ်တယ်အဲ့တော့မြတ်စွာဘုရားတို့မြည်ပြီးပြည့်ညတ်ကိုအကျိုးရှိရှိအသုံးချတယ်သူ့ရဲ့ပရမတ်ထအယူဆဒီပရမတ်ထသဘောတဘာဝတွေကိုခေါ်တဲ့အခါပြည့်ညတ်အကူကြီးနဲ့ယူပြီးခေါ်ရတယ်အဲ့တော့ခုဒီတော့မှာဦးဇင်းတို့မြတ်စွာဘုရားကဗာပြောထားလဲဆိုတော့လူသားတဘာဝလူသားပုံထာနာနတ်တဘာဝနတ်ဘုံဌာနပြမတဘာဝပြမဘုံဌာနတွေကြောင်းဒီနေရာမှာမြတ်စွာဘုရားတည်တုံမှာမိန့်ကြတယ်အဲ့တော့ယဟန်တို့တဲ့เนาะယဟန်တော်တဘာဟာဒါမှမဟုတ်ပုဂ္ဂိုလ်တူတယောက်ဟာတရားတရားနဲ့လည်းပြည့်စုံမယ်ကိုကျင့်သီလတွေနဲ့လည်းပြည့်စုံမယ်เนาะဒီလိုလောကတဘာဝတွေအကြောင်းဟိုမှန်မှန်ကန်ကန်လည်းကြားဘူးနာဝရှိထားမယ်နောက်တစ်ခါစွန့်လွတ်ခြင်းအနစ်နာခံခြင်းဆိုတဲ့စွန့်ကြဲမှုစာကားနဲ့လည်းပြည့်စုံမယ်တဘာဝတရားတွေကိုမှန်မှန်ကန်ကန်စင်ကျင်သုံးသပ်နိုင်တဲ့ရှုမြင်နိုင်တဲ့
mien nai san si de nyan pinya ne le pye so me de lo long lo de che kan tara ti la tuta sa ga pinya lo kho de a chang nga che ne pye so ne pokku ha de tu ga ba ho twa twet cha le so lo lu lo ga de ma o shin pin bwa pai kaung na le no dai di au chou de pokku bwa kaung na le da so yin nga ha no nau bwa ma အဲ့ဒီလိုရှင်ဘီရင်ဖြစ်ပြရတယ်ဖြစ်ချင်တဲ့စိတ်လေးရှင်ဘီရင်နေတမတာလေးเนาะတကယ်အမိန်ပေးနေတာလေးတိုင်းပြီးအုပ်ချုပ်နေတာလေးเนาะခန့်ခန့်ညာညာเนาะအယုဒေခံနေတာလေးကိုကြည့်ပြီးတော့အားကြတဲ့စိတ်လေးဖြစ်သွားမယ်ဆိုရင်သူ့ရဲ့စိတ်ကသူ့ရဲ့စိတ်မှာအဲ့ဒီရှင်ဘီရင်ဘဝကိုအားကြတဲ့စိတ်ကเนาะလွှမ်းမိုးထားရင်သူတည်တဲ့အခါအဲ့ဒီစိတ်တက်အထုံးကပါသွားတဲ့အတွက်ကြောင့် သူ့မှာလည်းလုံလောက်တဲ့သရာသီလသဒ္ဒဆာကပညာလို့ခေါ်တဲ့ကုသိုလ်ကလည်းရှိတဲ့အတွက်ကြောင့်သူတည်တဲ့အခါသူ့ဆန္ဒအတိုင်းမင်းမျိုးမှာတဖြစ်ရတယ်မင်းမျိုးမင်းတွေမှာတဖြစ်ရတယ်တန်းပြီးအုပ်ချုပ်ရှင်ပြန်ဖြစ်တယ်ပေါ့အဲဒါဆိုရင်အဲ့ဒီရှင်ပြန်ဘဝကိုဘသူဖန်တီးရလဲသူ့တန်တန်မှာရှိတယ်เนาะဖြစ်ချင်တဲ့ဆန္ဒတဏ္ဍအပေါ်မှာအခြေခံပြီးတော့သူဟာကုသိုလ်ကောင်းမှုကို
ဖရာသခင်ကလည်းဖန်ဆင်းပေးတာမဟုတ်သူ့မှာလုံလောက်တဲ့ကုသိုလ်ကံလည်းရှိတယ်သူကလည်းရှင်မြင်ဘဝကိုအားကျတဲ့စိတ်ကထုံသွားတယ်ဆိုရင်အဲ့ဒီဘဝရောက်တာပဲဒါဆိုရင်ရှင်မြင်နဲ့ဆက်ဆက်တဲ့အတုံးဆောင်တွေနန်းတော်တွေရုပ်ထုပစ္စည်းတွေမလာဘူးလားဗျာသူ့ရဲ့အတုံးဆောင်တွေဒါသူ့ကံကဖန်တီးပေးလိုက်တာလေနော်ဦးဇင်းတို့တခါကြီးတခါကြီးကြည့်ကြည့်ပေါ့ကိုမိသားစုထဲမှာတခါတလေထူကြတဲ့ကုသကံပါတဲ့ပုံကိုလေးများမွေးလာပြီဆိုရင်စီးပွားတွေတက်လာတယ်ဒီလိုပုံကိုမျိုးဒါမှမဟုတ်ကိုယ်ထဲမှာကံကောင်းတဲ့ပုံကိုတူတရားကွယ်လွန်သွားပြီဆိုရင်စီးပွားတွေချစ်ချုံကြအကုန်လုံးပျောက်သွားတာမရှိဘူးလားဒါကြောင့်ဥတုဇယုတ်တွေဟာတတ္တဝါတွေရဲ့ကံနေနဲ့ဆက်ဆက်နေတာတတ္တဝါတွေနေတဲ့အိမ်နေနောက်ဆုံးဦးဇင်းတို့ခုကမ္ဘာလောကကြီးကြည့်ပေါ့ဦးဇင်းတို့လူသားနေတဲ့ကမ္ဘာကြီးခုတတ္တဝါတွေရဲ့အပြုတ်မှုကံတွေကြောင့်ပဲတစ်တေနေအများကြီးခုတ်ပလိုက်တယ်။ဆက်ယုံနေအများကြီးတီထောင်ပြီးတော့နော်မိခိုးတွေအများကြီးထုတ်တယ်။အဲ့တော့ဦးဇင်းတို့ကဘာကြီးကညှင်းနှောင်းလာတယ်ပျက်စီးလာတယ်။တဘာဝဘေးရအန္တရာယ်တွေပေါ်လာတယ်။ဒီဟာတွေဘယ်သူဖန်တီးရလဲ။လူတွေပဲဖန်တီးကြ။လူတွေရဲ့ကံတွေနဲ့မဆက်ဆက်နေဘူးလား။ဒါကြောင့်တက်မဲ့တွေဆိုတာကသူ့အလိုလိုဖြစ်လာတာတွေမဟုတ်ဘူး။အဲ့ပျက်တာဟာလူတွေရဲ့ကံနဲ့ဆိုင်သလိုဖြစ်လာခြင်းတည်းရတယ်ပဲ။ဒီနေရာဟာလူတွေရဲ့ကံနဲ့မဆိုင်နေဘူးလားဆိုင်နေလားဘယ်သူမှဖန်ဆင်းတာမဟုတ်ဘူးဒီသဘောလေးကိုနားလည်သိချင်တာပေါ့နော်ဖေရကဒါကြောင့်မင်းမျိုးဖြစ်ခြင်းတဲ့စိတ်ကိုစောက်တည်ထားရင်နဲ့သူ့ရဲ့ကုသိုလ်ကံကလည်းရှိတော့ဒီကုသိုလ်ကံကပဲသူ့ကိုမင်းမျိုးပြောက်အောင်မင်းနဲ့ပတ်သက်တဲ့အသုံးဆောင်တွေရအောင်ဖန်တီးပေးရတယ်အဲ့တော့အကယ်၍အဲ့ဒီလိုကုသိုလ်ကံနေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာနော်ပညာရှိမျိုးရိုးပုံနာမျိုးရိုးအားကြရင်ပညာရှိဘောကဖြစ်မှာပဲတဲ့နော်တထေးတကြွမျိုးအားကြရင်ဒီစိတ်နဲ့ပဲသိတော့ရင်တထေးတကြွမျိုးဖြစ်မှာပဲတဲ့နော်နောက်တစ်ခါ तू ကအကြမ်းမြင်များလို့နတ်ဘုံအကြောင်းတွေကြားဘူးတယ်ဟာသတုမာရီနတ်ဆိုတာဘလို့တက်တန်းရှိတာဘလို့စီးစိမ်တွေခံစားရတာဘလို့ကောင်းလာလို့ကြားဘူးတယ်ဆိုရင်စိတ်ကအဲ့ဒါလေးညွတ်သွားရဲ့အဲ့ဒီစိတ်နဲ့တည်သွားသူ့မှာလည်းလုံလောက်တဲ့ကုသကံရှိရင်သရုမာရဲ့လက်ဘုံကမရဘူးလားရလားအဲသရုမာရဲ့ဘုံမှာရတဲ့အသုံးဆောင်နေနေရာဌာနတွေအားလည်းပဲသူ့ကံအားလို့ဆိုတာပေါ်လာဒါဆိုရင်ဦးဇင်းတို့ဒကာကြီးတွေဒကာမကြီးတွေမြင့်မို့တောင်နဲ့ပတ်သက်လို့ဘာမှတန်တရားဖြစ်စရာမရှိတော့သရုမာရဲ့လက်ဘုံနေရာဘယ်မှာနေရလဲဆိုရင်မြင့်မို့တောင်မှာနေတာအဲ့တော့ဦးဇင်းတို့သိပ္ပံပညာတွေထွန်းကားလာတဲ့အခါမြင့်မို့တောင်ဘယ်မှာလဲဗုဒ္ဓဘာသာစာပေကျမ်းကမှာမြင့်မို့တောင်ဆိုရှိတယ်အဲ့ဒီမြင့်မို့တောင်ပြန်ပါလေ။ဒါမျိုးလာတယ်။အဲ့တော့မြင့်မို့တောင်ပြန်ပါလေဆိုတဲ့ပြဿနာဟာသူနေတဲ့တတ္တဝါတွေကဘယ်သူတွေနေတာလဲဆိုရင်စရုမာတွေနဲ့တွေနေတဲ့နေရာ။ဘာတွေနဲ့တွေနေတဲ့နေရာလဲ။သူနဲ့ပဲဆိုင်တယ်။သူများနဲ့ဆိုင်လို့ရလား။မရဘူး။မရဘူး။သူပဲမြင်နိုင်တယ်။ကျန်တဲ့လူမြင်လို့မရဘူးလား။မရဘူး။မရဘူး။သူရဲ့နေရာမှာသဘောတရားတွေရှိတယ်။နေရာမှာ၅မျိုးကမ္မနိယမဗီဇနိယမဥတုနိယမလောကနိယမဓမ္မနိယမနိယမတွေကသူ့ဟာနဲ့သူတွားနေတာเนาะနိယမတစ်ခုတစ်ခုကြော်လို့ရရဲ့လားเนาะຫນွေမိုးဆောင်ຫນွေပြီးမိုးလာတယ်မိုးပြီးဆောင်းလာတယ် ဘယ်သူမှမဟုတ်သူတဘာဝနှွေးကုန်ရင်ဘာရောက်လာမလဲမိုးရောက်လာမိုးကုန်ရင်ဘာရောက်မလဲဆောက်ဒီမှာဆိုရင်ဒီမှာစီစဉ်၄မျိုးရှိမယ်ဥစဉ်တို့အေရှားပဲဆိုရင်၃မျိုးရှိမယ်နှွေးပြီးနော်မိုးကြော်ပြီးတော့ဆောင်းသွားလို့ရလားမရဘူးနော်ဒါတွေကသူ့နေရာမှာနေတူတူအဲ့တော့ဥစဉ်တို့ဆိုတာကပြောကျင်တာကအဲ့ဒီမှာမြင်းမို့တောင်နဲ့ပတ်သက်တဲ့အခါမှာမြင်းမို့တောင်ရဲ့နေရာဌာနတည်ဆိုလို့လူတွေမြင်လို့သွားပယ်ရလိမ့်မယ်လူတွေသွားမြင်လို့သွားရရင်အခုလူတွေလာကဘာမြင်နေလာကဘာမှာမြေွက်တွေရောင်းနေပြီဓမ္မကြီးတွေကြီးတွေဝယ်ပြီးပြီလားနော်ဟိုကျွန်တော်ကဥရောပဓမ္မကြီးတယောက်နော်ဟိုပြီးခဲ့တဲ့နှစ်လောက်ကလားနှစ်နှစ်လောက်ကလားတရင်ထားထဲမှာကြားလိုက်ပါလေလာကဘာမှာရှိတဲ့မြေွက်တွေသူမှတ်ပုံတင်ထားပါလေတဲ့ဒါကြောင့်သူအကွက်ရိုက်ပြီးရောင်းနေပါသူအကွက်တွေနော်ပလန်ချပြီးရောင်းနေပါလေတဲ့နော်တရင်ထဲမှာရေးထားတယ်အဲ့ဆိုလိုတာကလူသားတွေဟာနော်မြင်နေဆိုရင်လိုချင်တယ်ရောက်ချင်တယ်ဒါပေမဲ့အဲ့ဒီနေရာရောက်နိုင်တဲ့ကံမရနိုင်မရဦးဇင်းတို့ကြည့်ပေါ့လူသားတွေရဲ့မျက်စိဒါဆိုရင်ဦးဇင်းတို့လူသားတွေရဲ့မျက်စိဟာမျက်တွေ့မှလက်တွေ့မှယုံမယ်ဒီလိုပြောရင်လည်းဘယ်ခုတ်မလဲလက်တွေ့မှယုံမယ်ဆိုတာကြည့်ပေါ့အဲ့တော့ဦးဇင်းတို့ဒီလက်ချောင်းတွေကိုကြည့်လိုက်တဲ့အခါနော်ဒီတိုင်းကြည့်ရင်ဒီမှာပိုးတွေတွေ့ရရလားဒါပေမဲ့မိုက်ခရိုစကုပ်တွေနဲ့ဗားတွေနဲ့ကြည့်လိုက်ရင်တော့ပိုးတွေရှိတယ်ဆိုတာမသိဘူးလားသိတာဒါပေမဲ့ဦးဇင်းတို့မျက်လုံးမှာဒီပိုးတွေရဲ့ပုံရိပ်ထင်နိုင်ရလားမရှိဘူးလားရှိတာမျက်လုံးမှာအကုန်ထင်နိုင်တာမထင်နိုင်ဘူးမထင်နိုင်ဘူးအဲ့တော့သူကံနဲ့ဆိုင်တဲ့ရုပ်တွေဟာသူနဲ့ပဲမြင်လို့ရတယ်သူကံတဲ့ပုဂ္ဂိုလ်မြင်လို့မရဘူးနတ်တရဲ့ခန္ဓာကကုသိုလ်ကံတွေကဖန်ဆင်းပေးလိုက်တဲ့ခန္ဓာဆိုတော့ကမ္မစယုတ်ကလတ်မှုန်နေကြည့်ပဲဘာယုတ်ကလတ်မှုန်နေကြည့်ပဲတော့ဦးဇင်းတို့လိုအဟာရစယုတ်တွေမပါဘူးကမ္မစယုတ်ကလတ်နဲ့ဥဒုစယုတ်ကလတ်နော်အာဟာရစယုတ်ကလတ်ကနတ်ဩဇာစားတဲ့အတွက်ကြောင့်နည်းနည်းရှိတယ်နော်စိတ်ကြောင့်ဖြစ်တဲ့စေတစားယုတ်ပါဝင်လို့ရတယ်ဒါပေမဲ့ကမ္မစယုတ်တွေကများတယ်အဲ့တော့ဥစဉ်တို့ကမ္မစယုတ်တွေရှိတဲ့နေရာဆိုကြည်လင်းနေတာမျက်စိအကြည့်တက်နားအကြည့်တက်နှာခေါင်းအကြည့်တက်အကြည့်ယုတ်တွေဟာကမ္မစယုတ်ပဲနတ်တွေရဲ့ခန္ဓာတည်ကမ္မစယုတ်ကံကြောင့်ဖြစ်တဲ့ယုတ်တွေနဲ့ဖန်ဆင်းထားတဲ့အတွက်ကြောင့်သူတို့ယုတ်တွေကြည်လင်းနေတာကြည်ညိတဲ့အတွက်ကြောင့်ဦးဇင်းတို့ဒီအာဟာရဒီခမင်းချမ်းတွေဟင်းချမ်းတွေစားထားပြီးမှထောက်ပံ့ထားတဲ့ကမ္မစယုတ်နည်းနည်းပဲရှိတဲ့မျက်လုံးနဲ့သူတို့ရဲ့ရုပ်ကိုပုံဖန်းလို့မရအောင်သူတို့နေထိုင်တဲ့နေရာကိုလည်းပုံဖန်းလို့မရအောင်သူတို့ကံကြောင့်ဖြစ်တဲ့ရုပ်ကလပ်ပုံတွေကိုပုံဖန်းလို့မရအောင်တခါနတ်တွေဆိုတာနတ်ဩဇာစားသေးတယ်ဘင်းမာတွေကြတော့ဘာဩဇာမှမစားဘူးဇန်စိတ်နဲ့ရှင်နဲ့ပီတိအဟုန်နဲ့ပဲနေတာသူတို့မှရုပ်အာဟာရဆိုတာမရှိတဲ့အတွက်အာဟာရစားရုပ်ကိုမရှိဘူး။ကံကြောင့်ဖြစ်တဲ့ရုပ်စိတ်ကြောင့်ဖြစ်တဲ့ရုပ်အဲ့ဒီနှစ်ခုထဲမှာပါတဲ့ပူခြင်းအေးခြင်းဆိုတဲ့ဥတုကြောင့်ဖြစ်တဲ့ရုပ်ဒီသုံးမျိုးပဲ။အာဟာရစားရုပ်မရှိတဲ့အတွက်ကြောင့်ပူပြီးတော့တော့သူတို့ရဲ့ရုပ်တွေကကြည်သွားတယ်။ဒါကြောင့်နတ်တွေရဲ့မျက်လုံးထဲမှာဗြဟ္မာတွေရဲ့ရုပ်ပုံရိပ်မထင်နိုင်ဘူး။ဒါကြောင့်သုတ္တဝါဒဗြဟ္မာဘုံကအရိယာဗြဟ္မာကြီးတွေတခါတလေတော်ရင်းသာ net တွေမှာတရားလာဟောတဲ့အခါ net အပြင်မာတွေကသူတို့ပုံတံကို net တွေမြင်အောင်ဖန်ဆင်းမပြရင်ဘယ်သူလာဟောမှန်းကိုမသိဘူးအဲ့တဘာဝရှိဒါကြောင့်မြင်းမို့တောင်မမြင်ရတိုင်းဗုဒ္ဓဘာသာစာပြီးကျမ်းဂန်တွေကနော်တောင်ဟိုထေရရေးထားတာပါဒီလိုမျိုးတွက်လို့မရဘူးနော်ဒီတဘာဝတွေရှိပါလားအဲ့တော့ဦးဇင်းတို့ခုဒီမှာလုံလောက်တဲ့ဒါတိလသုတ္တဆာကပညာလို့ခေါ်တဲ့ကုသိုလ်ရှိတဲ့ပုဂ္ဂိုလ်ဟာနတ်ဘုံအကြောင်းကြားဘူးတယ်ဆိုရင်အော်အဲ့ဒီနတ်ဘုံဖြစ်ရရင်ကောင်းပါပဲဆိုရင်စိတ်ကညွတ်သွားလို့အဲ့ဒီစိတ်နဲ့ပဲတည်သွားတယ်ဆိုရင်သူတောင်းတာတဲ့အဲ့ဒီနတ်ဘုံဖြစ်တယ်။ထုံနည်းသူစားပဲတာဝရိနာနတ်တွေအကြောင်းကြားဘူးမယ်။နော်စရုမာတဲ့တာဝရိနာယာမတုတိတနေမနာရတိပရဏိမိတဝတဝတိဆိုတဲ့နတ်တွေ၆ထပ်အကြောင်းနော်ကိုကိုယ်ရှိကတ်တဲ့ပုဂ္ဂိုလ်တွေကရှင်းပြထားလို့ပြောပြထားလို့နော်တဲ့တော့ဒီဟာနဲ့ပတ်သက်ပြီးဦးဇင်းတို့မြတ်စွာဘုရားလက်ထက်တော့ဘလူမုတ်တရာမြတ်စွာဘုရားလက်ထက်တော့ကဖြစ်ပါလိမ့်မယ်ရှင်ရထပါဠိနဲ့နော်ဦးဇင်းတို့ရှင်ရာဟုလာအလောင်းရှင်ရာဟုလာအလောင်းနဲ့ရှင်ရထပါဠိယန်းတော့အရှင်မြတ်အလောင်းနှစ်ပါးအလောင်းတော်နှစ်ပါးဟာနှစ်ယောက်ဟာဘလူမုတ်တရာမြတ်စွာဘုရားမပွင့်ခင်ရှင်နာမှာအဲ့ဒီဘလူမုတ်တရာမြတ်စွာဘုရားပွင့်မဲ့ဟန္တာဝတိနေပြီးမှသူတို့ကကုံတယ်နှစ်ယောက်ဖြစ်ခဲ့တယ်။ကုံတယ်တွေတကယ်ချမ်းသာတဲ့ကုံတယ်တွေ အဲ့ဒီအချိန်ကမှဟိမန္တာဘက်မှာတောရဆောက်တည်နေတဲ့ယတိတွေဇန်သိဉ္ဇဉ်ရယတိတွေအားလည်းပဲသူတို့စားချင်နေပါလေနှိဝဲကျင်နေဆိုရင်မျိုးရဲရွာလည်းကြွာလာတဲ့အခါဒီကုံတဲ့နှစ်ယောက်ကအဲ့ဒီယတိတွေခေါင်းဆောင်ယတိနှစ်ပါးကိုသိကြည်ညိုတယ်အဲ့တော့ခေါင်းဆောင်ယတိနှစ်ပါးအဲ့တော့ကြည်ညိုတော့သူတို့ကုံတဲ့နှစ်ယောက်ကတပါးစီတောင်းယူပြီးတော့ဆုံးကုန်းနေပါလေလို့ရနော်ကတ်ကြတာပေါ့အဲ့တော့ဆုံးကျိုတရားဟောတဲ့အခါယတိတစ်ပါးကသူမြင်တဲ့တာဝရတရားမင်းစီစဉ်ကြောင်းတရားမင်းစည်းစိမ်ဆိုတာဘယ်လိုခံရတာဘယ်လိုကောင်းတာသူသိတဲ့တရားမင်းစည်းစိမ်ကြောင့်ဟောခဲ့တော့အဲ့တကြွေရတယ်ပဲအဲ့ဒီသူ့ဆရာယတိဟောခဲ့တဲ့တရားမင်းစည်းစိမ်ကိုစိတ်ထဲမှာစွဲသွားပြီးတော့အဲ့ဒီစိတ်နဲ့တည်သွားတဲ့အခါသူတရားမင်းသွားဖြစ်တယ်နောက်ကုံတဲ့တယောက်ကတော့သူ့ဆရာယတိကနဂါမင်းစည်းစိမ်ကြောင့်ဟောပြတယ်သူကနဂါသူ့အဘိညာဉ်နဲ့သူကနဂါမင်းစည်းစိမ်ကိုမြင်တယ်မြင်နိုင်စမ်းရှိတော့နဂါမင်းစည်းစိမ်ဆိုတာဘယ်လိုကြီးကြဲတာဘယ်လိုခံရတာအဲ့တော့ငဃာမင်းစည်းစိမ်ကြောင်ခေါ်ပြတော့အဲ့ဒီတကယ်ကငဃာမင်းစည်းစိမ်ကြောင်စိတ်ထဲမှာညွတ်တော့တည်တဲ့အခါအဲ့ဒီငဃာပြည်မှာငဃာမင်းကြီးတော့ဖြစ်တယ်။ဒါနဲ့ဘုရုမုဒ္ဒရာမြတ်စွာဘုရားပွင့်လာတဲ့အခါအဲ့ဒီတရားမင်းနဲ့ငဃာမင်းနဲ့ကဇာတိတရဉာဏ်ကြောင့်တရားမင်းကငါတငယ်ချင်းကုန်တယ်ဘယ်ရောက်သွားပါလဲလို့ကြည့်လိုက်တော့ငဃာဖြစ်နေသွားတယ်။ငဃာမင်းဆိုတာတကယ်တော့တိရစ္ဆာန်မျိုးမျိုးပဲ။အော်ငါတငယ်ချင်းကုသိုလ်ကောင်းမှုတွေရှိပါလေကဲနဲ့ဘယ်နဲ့တိရစ္ဆာန်သွားဖြစ်နေရတာလို့အဲ့တော့ဘုရုမုဒ္ဒရာမြတ်စွာဘုရားပွင့်နေပြီတရားငါတငယ်ချင်းကိုသွားသတိပေးအောင်မှာပဲဆိုပြီးတော့အဲ့ဒီမှာတရားမင်းဖြစ်နေတဲ့အရှင်ရာဟုလာအလောင်းထင်ပါတယ်အရှင်ရာဟုလာအလောင်းကတရားမင်းဖြစ်တာနဲ့တူတယ်နော်အရှင်ရထပါလာအလောင်းကငါးမင်းသွားဖြစ်နေတယ်တူပါတယ်အဲ့တော့တို့အဲ့မှာအချက်ဆုံးတငယ်ချင်းတွေဆိုတဲ့အတိုင်းပေါ့နော်တန်လျာမှာပါရမီဖြည့်တဲ့တငယ်ချင်းတွေဟာတယောက်နဲ့တယောက်တန်ရောစေအပေါ်မှာခြေခံပြီးတော့တယောက်နဲ့တယောက်ဖေးမှလက်တွဲပြီးခေါ်တတ်ကြတယ်။ဒါကြောင့်တန်ရာခီးသွားတဲ့အခါမိကောင်းဆွေကောင်းနဲ့အရေးကြီးတယ်ဆိုတာဦးဇင်းတို့ဂတိကာရတုတ်မှာလည်းပဲပြောခဲ့ပြီးပါပြီပေါ့နော်။အခုလည်းပဲဒီတရားမင်းဖြစ်တဲ့ပုဂ္ဂိုလ်ကဩငါတငယ်ချင်းငကားဆိုတဲ့တိရစ္ဆာန်ဘုရားအဲတော့ဘလောက်ကြီးကျယ်တဲ့စီစဉ်နေဖြစ်စီကမူဒါနော်အားကြစရာမဟုတ်ဘူး။ဒါကြောင့် तू ကအချိန်မီပဲ तू ငကားပြီးကိုသွားပြီးတော့မင်းသားဘုရုမုဒ္ဒရာမြတ်စွာဘုရားပွင့်နေပြီအဲ့တော့ဘုရုမုဒ္ဒရာမြတ်စွာဘုရားစီမှာလာပြီးတော့ကုသိုလ်ကောင်းမှုတို့ပြီးဆုတောင်းဆိုတော့အဲ့ခါကျမှဘုရုမုဒ္ဒရာမြတ်စွာဘုရားစီလာပြီးတော့အဲ့တော့ဘုရုမုဒ္ဒရာမြတ်စွာဘုရားကိုငကားပြီကိုပစ်အလှူတန်းလှုပ်ဘုရားမူရှိတဲ့တန်ခါတော်တွေအလှူတန်းလှုပ်ပြီးတော့အဲ့ဒီမှာယဟန်တော်တစ်ပါးကိုမြတ်စွာဘုရားကအေဒရက်ပွဲသူပေးတာနဲ့လဲကြုံတဲ့အခါအဲ့ဒီငကားမင်းကအဲ့ဒီအေဒရက်ပွဲသူပေးတဲ့ယဟန်တော်ကိုအားကြပြီးတော့တပည့်တော်လည်းပဲဤကောင်းမှုကုသိုလ်ကြောင့်နောင်နာကဖရာတဆူလက်ထက်မှာဤယဟန်တော်ကဲ့သို့ဧတရရတဲ့ပုဂ္ဂိုလ်ဖြစ်ပြစေအဲ့ဒီလိုမှတ်သားခဲ့တာတရားမင်းဖြစ်တဲ့ပုဂ္ဂိုလ်လည်းပဲအဲ့ဒီလိုပေါ့နော်မြတ်စွာဘုရားရဲ့အဲ့ဒီဘုရုမုဒ္ဒရာမြတ်စွာဘုရားရဲ့သားတော်နော်သားတော်ယဟန်နော်ယဟန်နာပုဂ္ဂိုလ်ပေါ့နော်ယဟန်နာဖြစ်နေပြီအဲ့ဒီယဟန်တော်ရဲ့နော်ကြည်ညိုမှုကြည်ညိုစရာကောင်းမှုကိုအားကြပြီးတော့မှတပည့်တော်လည်းပဲနောင်နာကဖရာသာသနာတဆူဆူမှာဤယဟန်တော်ကဲ့သို့ပဲဖရာရဲ့သားတော်ယဟန်ဖြစ်ပြစေဒီလိုမျိုးဆူတောင်းစိတ်ညွတ်ခဲ့တော့ဒီဘက်မြတ်စွာဘုရားလာတော်မှာရာဟုလာရှင်ရာဟုလာလာဖြစ်တာပေါ့နော်အဲ့တော့ဆိုရာကဦးဇင်းတို့အဲ့မှာဘာပြောချင်တာလဲဆိုတော့ကုံတဲ့နှစ်ယောက်ဘဝတော်ကသူတို့ဆရာယသိတွေပြောထားတဲ့ဟာတွေကြားဘူးတော့စိတ်ကညွတ်သွားတော့အဲ့ဒီအကြောင်းအရာပေါ်မှာညွတ်ပြီးတော့သူတို့ကလည်းပဲလုံလောက်တဲ့ကိုကျင့်သီလတရားသီလသုဒ္ဓဆာကပညာကောင်းမှုကုသိုလ်တွေရှိတော့သူတို့တောင်းတဲ့တိုင်ဖြစ်တယ်ဆို။အဲ့တော့ဥစဉ်ဒီနေရာမှာတခုထပ်ဆွေးနွေးနေတာကဘာလဲဆိုတော့ဥစဉ်တို့ဒီနိုင်ငံမှာဖိအားတွေမများဘူးလား။များတယ်။အဲ့တော့ဥစဉ်တို့ဒီအသေးတယောက်ကသူ့ယုံမှာသူနဲ့လှုပ်ဖို့ကြိုင်မဲ့အဖြူမိတ်ဆွေမှတယောက်ကသူလည်းပဲဖိအားတွေများလို့စိတ်ညစ်တဲ့အကြောင်းနေစဉ်စကားဆက်မိကြတယ်။ငါအိမ်မှာရှိတဲ့ခွေးလေးတွေကြောင်လေးတွေကဘာဖိအားမှမရှိဘူးလေ။သူတို့ငါကအချိန်တန်ကျွေးတယ်သူတို့နေမကောင်းရင်လည်းဆရာဝန်ပြပေးရတယ်ဘယ်တော့အားကြစရာကောင်းလဲတဲ့သူတို့မှစားစရာလည်းမပူပါနေစရာလည်းမပူပါဆေးကုမဲ့သူနဲ့ငါတို့မှတော့ဖိအားတွေများလိုက်တာတဲ့အဲ့တော့ငါတင်ခွေးလေးတွေကြောင်လေးတွေပဲဖြစ်ချင်တယ်ကဲအဲ့ဒီလိုစိတ်ညံ့ညာတည်သွားရင် तू ကလည်းပဲဘာပဲပြောပြောဒီနိုင်ငံမှာဆိုရင်ညာသွားပြီလူတွေဟာငါဘာတိကြတော့လုံအောင်ညဲအောင်နေမယ်ဆိုရင်နေလို့ရတဲ့အတိုင်းပြီဆိုတော့ तू မှကုသိုလ်ရှိရင် तू ကလည်းစိတ်ကလည်းကျွန်တောင်းတရင်တောင်းလာတဲ့တိုင်ဖြစ်တယ်စောစောကြည့်ကုံတဲ့ဟာငကားစည်းစိမ်အကြောင်းကြားဘူးတော့ငကားသွားဖြစ်တယ်ငကားဆိုတာဒိဋ္ဌိဆိုင်တယ်သူစိတ်ကဒါဖြစ်ချင်တာကို အဲ့တော့ဆိုရကဒီနေရာမှာလောကဘုံဌာနတွေတတဝါတွေဟာတတ္တလောကတို့ဩကာသလောကတို့ဆိုတာသူ့ရဲ့ကံတွေကတိဆောက်ပေးတာဒါဆိုရင်ဥစဉ်တို့ဘဝတွေကြောင့်နားလည်သွားပြီဘယ်သူမှဖန်ဆင်းတာမဟုတ်ဘူးကံတွေကပဲဖန်ဆင်းနေဆိုတာလက်ခံလို့မရဘူးလားရလားရတယ်နော်ကျွန်တော်ဆရာကြီးဥစဉ်เจ้าဆရာကြီးဆိုရင်သူဖြစ်ခြင်းတဲ့အတိုင်းငကားဖြစ်ဒီမှာเจ้าဆရာကြီးဆိုတော့ဘာပဲပြောပြောဆရာကြီးတွေဆိုတာကစာသင်တယ်ဆိုတာစိတ်လည်းတိတ်မတူကြဘူးဆိုတော့ကုသိုလ်တွေအများကြီးရှိတယ်သူတို့ဒီကုသိုလ်စိတ်တွေနဲ့ရှိနေတဲ့အချိန်မှာသူတို့ကလူမဖြစ်ခြင်းဘူးတိရိစ္ဆာန်ဖြစ်ခြင်းနဲ့ချောင်းဖြစ်ခြင်းနဲ့သွားဖြစ်မှာပဲအဲ့တော့ဥစဉ်တို့အဲ့ဒီမှာဆုတောင်းမှတ်တတ်ကြတယ်ဆိုတာအဲ့ဒါပဲဒါကြောင့်ဥစဉ်တို့ဆုကိုတောင်းရမယ်ဆိုတာဒီအထက်ကရမှာလာပြီးပြောထားပြီနော်ကဲဒါကြောင့်အခုဒီမှာနတ်ပြည်၆ထပ်အကြောင်းမှာကိုကိုကွယ်စိတ်ကတဲ့ပုဂ္ဂိုလ်တယောက်ယောက်ကဒါမှမဟုတ်တိနာလေတဲ့ပုဂ္ဂိုလ်တယောက်ယောက်ကနတ်တဘုံဘုံအကြောင်းပြောပြလို့အဲ့ဒီနတ်ဘုံကိုအားကြတဲ့စိတ်နဲ့ဒီဆိုရင်နတ်ကြီးသွားဖြစ်တာပဲတဲ့နောက်တစ်ခါဒီလိုမှမဟုတ်ဘူးပြင်မာဘုံအကြောင်းနေကြားဘူးလေပြင်မာပြည်ရောက်ရင်ချင်းလည်းပဲဇံကိုအားထုတ်ရတယ်ဒီလိုဆိုရင် तू ကပြင်မာတွေရဲ့အစွမ်းကိုတချို့ပြင်မာတွေကလောကဓာတ်တစ်ထောင်ကိုမြင်နိုင်တယ်တချို့ပြင်မာတွေကလောကဓာတ်နှစ်ထောင်ကိုမြင်နိုင်တယ်ဟာတချို့ပြင်မာတွေကလောကဓာတ်တသိန်းနှစ်သိန်းထိမြင်နိုင်တယ်မြင်နိုင်တယ်ဆိုတဲ့နေရာမှာဒေဝစက္ခုနဲ့မြင်တာရှိတယ်ကတိုင်းဆွမ်းအားနဲ့မြင်တာရှိတယ်နော်ဒီနေရာမှာစေတောဖရဏစိတ်ဆွမ်းအားနဲ့မြင်တာရှိတယ်ဒေဝစက္ခုနဲ့မြင်တာအဲစိတ်ဆွမ်းအားနဲ့မြင်နေတဲ့ပုဂ္ဂိုလ်ကလောကဓာတ်တစ်ခုလုံးမှာရှိတဲ့လောကဓာတ်တစ်ထောင်မြင်နိုင်တဲ့ပြင်မာတွေကအဲ့ဒီလောကဓာတ်တစ်ထောင်နဲ့မှာရှိတဲ့တတ္တဝါတွေရဲ့စိတ်ကိုလှမ်းကြည့်လို့ရတယ်တချို့ပြင်မာတွေကြတော့ကတိုင်းရဲ့အချိန်ဟုန်နဲ့လောကဓာတ်တစ်ထောင်လုံးကိုသူ့ရဲ့ကတိုင်းအလင်းရောင်နဲ့လိုက်ကြည့်လို့ရတယ်။နော်အခုဦးဇင်းတို့အနီရောက်ရောင်ကြည့်လို့ဘာလို့ဟုတ်တယ်မလား။ရေဒါရောင်ကြည့်လို့ဘာလို့ ਨੇ ကြည့်လို့ရတယ်ဆိုတာ။တခါအားဖြင့်ဦးဇင်းတို့ဒီခေတ်မီသိပ္ပံပညာတွေပေါ်လာခြင်းဒီဗုဒ္ဓရဲ့ဟောပြောချက်တွေကိုထောက်ခံပေးနေတာဆိုတာ။ဦးဇင်းတို့ဒီလေရင်ပြန်ကြီးတွေဖြစ်လာတယ်။အေဒီဥဒ္ဒဘိညင်ကိုထောက်ခံတာပဲ။တယ်လီဖုန်းတွေပေါ်လာတယ်ဒိဗ္ဗသောဒဘိညင်ကိုထောက်ခံတာပဲ။ယုံမြင်တန်ညာတွေပေါ်လာတယ်ဒေဝစက္ခုဘိညင်ကိုတက်တည်ပြတာပဲဒေဝစက္ခုဘိညင်ရတဲ့ပုဂ္ဂိုလ်ဟာဘလဝေဝေသူကမြင်ခြင်းနဲ့ဆိုရင်သူ့မျက်စိထဲမှာမြင်တာလေမြင်လို့ရတယ်မြင်နိုင်ဖို့ပဲလိုတာမြင်နိုင်တဲ့အစွမ်းရှိဖို့ပဲလိုတာဟုတ်တယ်လားဒါကြောင့်လကဘာပေါ်လူတွေသွားတယ်ရတယ်လေဒီအဋ္ဌိဥဒ္ဒဘိညင်မှာလမပြောနဲ့နေကိုလည်းကြိုင်လို့ရတယ်တဲ့စွမ်းအားရှိဖို့ပဲလိုတာလေဒါကြောင့်ဒီဗုဒ္ဓဘာသာစာပေကျမ်းဂန်တွေကသိပ္ပံပညာနဲ့ဆန့်ကျင်မှာမဖြစ်ပါဘူးနော်တကယ်သဘောမပေါက်ရင်တော့ဟိုနားမလည်ကြလို့တာပါတကယ်ကိုပိဋကတ်တော်တွေကိုနှိုက်လိုက်ချက်ချက်သိချာနားလည်ထားတဲ့ပုဂ္ဂိုလ်တွေကလောကတဘာဝတွေပေါ်လာလေဒီဖျားခေါ်ထားတဲ့ဓမ္မတွေကိုတက်တည်တက်ကြရာဖြစ်နေပေါ့နော်အဲ့တော့တချို့လောကဓာတ်တစ်ထောင်ကိုသိနိုင်တယ်ဆိုတာကအဲ့ဒီလိုကတိုင်းအာလောကကတိုင်းနော်အယောင်လင်းကတိုင်းနေရဲ့အချိန်အကူကြီးနဲ့နော်ဒေါကတာတစ်ထောင်ကိုကြည့်တယ်တချို့ကျတော့ဒေဗာစက္ခုအဘိညာဉ်ရဲ့ဆွမ်းအားနဲ့ကြည့်လို့ရတယ်တဲ့နော်အဲ့ဒီလိုမျိုးပေါ့တချို့ကျတော့လည်းပဲတရီရဖရဏကိုအယောင်ရဲ့အချိန်နဲ့လောကတာတစ်ထောင်ထိကိုရဲ့အယောင်လင်းကိုဖြန့်ကျက်လို့ရတယ်ဖြန့်ကျက်ပြီးတော့ကြည့်လို့ရတယ်ဒါကတချို့ဗြဟ္မာတွေမှာအဲ့တော့ဗြဟ္မာပြည်ကိုပထမဆုံးပြောတဲ့အခါဒီသင်္ခါရုပပတိတုံမှာဘုံနဲ့မပြောဘဲနဲ့ဆွမ်းအားနဲ့ပြောတယ်အဲ့တော့လောကဓာတ်တစ်ထောင်မြင်နိုင်တဲ့ပြင်မာတွေအကြောင်းကြားဘူးတဲ့ပုဂ္ဂိုလ်ကသူ့မှာစိတ်လဲဒီကုသိုလ်ကလည်းရှိတယ်ဇံလည်းရထားတယ်ငါလောကဓာတ်တစ်ထောင်ဒီလိုပုဂ္ဂိုလ်မျိုးလို့မြင်နေတယ်ဆိုစိတ်ဖြစ်အဲ့ဒီလိုလောကဓာတ်တစ်ထောင်မြင်နိုင်တဲ့ပုဂ္ဂိုလ်ဖြစ်တာအဲ့တော့လောကဓာတ်တသိန်းကိုမြင်နိုင်တဲ့အကြောင်းကြားထားဘူးတဲ့သူ့မှာလည်းပဲအဲ့ဒီလိုရောက်နိုင်တဲ့ဇံကလည်းရှိတယ်ဆိုရင်ရောက်သွားတာပဲဖြစ်သွားတာပဲတခါနောက်ထေရကဆက်ပြောတာကဘာနဲ့ပြောလဲဆိုတော့နောက်ကျတော့ဘုံဌာနနဲ့ပြောတယ်ပထမဆံ၃ပုံเนาะဒီသူတို့ရဲ့စွမ်းအားနဲ့ပြောပြီးတော့စာပိုက်နံပါတ်ဦးဇင်းတို့169ကျတော့ဘုံဌာနနဲ့ပြောတယ်အာဘာပရိဒါဘာအပမနာဘာပထမဆံ၃ပုံအကြောင်းကြားပူရင်ပထမဆံ၃ပုံမှာရှိတဲ့ပြင်မာတွေဟာဘယ်လိုပြင်မာတွေအသက်ဘယ်လိုရှိတယ်အဆင်းကဘယ်လိုလာတယ်ချမ်းသာကဘယ်လောက်ကြီးကျယ်တယ်ကျွန်တော်ကြားပူရင်အဲ့ဒီကိုရောက်နိုင်တဲ့လုံလောက်တဲ့ကုသိုလ်ကောင်းမှုတွေရှိတယ်ဆိုရင်စိတ်ကအဲ့ဒီညွတ်ရင်အဲ့ဒီဘုံရောက်နိုင်တယ်အဲ့ဒါဆိုရင်အဲ့ဒီဘုံဘယ်လိုဖန်ဆင်းလဲသူကံအားလျော်စွာအဲ့ဒီဘုံကိုရောက်နေတဲ့ပုဂ္ဂိုလ်ရဲ့ကံအားလျော်စွာဘုံမိမ့်မှန်နေပါလိမ့်ဆိုဖြစ်ကြရတာဟုတ်ပြီလားเนาะအဲ့တော့ ူရဲ့ကံနဲ့ကြီးပဲပတ်သက်နေတာဘာနဲ့ပဲပတ်သက်နေရောဘသူကမှဖန်ဆင်းပေးထားတာမဟုတ်ဘူးနော်ဒုတိယဇန်တော်ပရိစ္ဆာသူဘာအမှန်နာသူဘာသူဘကိနာစသည်အဖြစ်နောက်တကဝေယဖို့အတ္တညတဝေယဖို့ဘုံနော်အာဟုယအတ္တဘသုဒ္ဓတသုဒ္ဓတိအာကဏိဋ္ဌဆိုတဲ့သုဒ္ဓဝါဒ၅ဘုံဘယ်ဘုံကောင်းနေကြဘူးလေဆိုရင်ကိုယ်ကလည်းပဲအဲ့ဒီဘုံရောက်နိုင်တယ်ဥမာဆိုတော့သုဒ္ဓဝါဒ၅ဘုံဆိုရင်တော့အနာဂံဖြစ်မှရောက်တာပေါ့နော်အဲ့တော့ဘာပဲရှိဖြစ်အဲ့ဒီဘုံဌာနတွေဆိုတာလည်းပဲအဲ့ဒီဘုံကိုရောက်နိုင်တဲ့ပုဂ္ဂိုလ်တွေရဲ့ကံအားတွေဆိုတာဖြစ်လာကြတာပဲဒါဆိုရင်32ဘုံဆိုတဲ့ဩကာသလောကဘယ်သူဖြန့်စင်းလဲဆိုရင်တတ္တဝါတွေရဲ့ကံကပဲဖြန့်စင်းတာနော်ဘယ်ကဖြန့်စင်းတာနော်ကံကတကိုးရှင်ဆိုတာမရှိတော့ဖြန့်စင်းနိုင်တဲ့ပုဂ္ဂိုလ်ဆိုတာမရှိဘူးနော်အဲ့တော့ထိုနည်းတူဆိုပဲအရူပ၄ဘုံအာဂတနင်္ဆာယနဝိညာဉ်နင်္ဆာယနအာကိစိညာယနနေဝတ္တညာနာပညာနာဘုံဆိုအရူပဘုံဆိုတာနန္တရားတသက်ပဲရှိတယ်ရုပ်တွေကိုဆက်ဆုပ်လို့အဲ့တော့အရူပဘုံဆိုလည်းပဲအဲ့ဒီအရူပဘုံကိုရောက်နိုင်စွမ်းရှိတဲ့ပုဂ္ဂိုလ်တွေကအဲ့ဒီဘုံအကြောင်းကြားဘူးလို့အဲ့ဒီဘုံတွေရဲ့တက်တန်းရှိတာကိုသဘောကျလို့ရောက်သွားနိုင်တာပဲကဲဒါက32ဘုံထဲမှာကောင်းတဲ့ဘုံတွေကိုပြောတာဒါကကောင်းတဲ့ဘုံတွေကလုံလောက်တဲ့ကုသိုလ်ကံလည်းရှိတယ်ဖြစ်ခြင်းနဲ့ဆန္ဒစိတ်လေးရယ်ညွတ်လိုက်မယ်ဆိုရင်ညွတ်တဲ့အတိုင်းဖြစ်တယ်လို့ပြောတာအပေလေးဘုံတော့ဒီတုတ်တံမှာဖះပြောမှာအပေလေးဘုံတော့ဘယ်သူရောက်ခြင်းလဲဥစဉ်တို့လောကမှာထောင်ကြခြင်းတဲ့ပုဂ္ဂိုလ်ရှိတာအခုထောင်ကြနေတဲ့ပုဂ္ဂိုလ်တွေထောင်နဲ့သွားခြင်းလို့လောက်ခဲ့ကြတာလားမသွားခြင်းပေမဲ့ထောင်နဲ့ရောက်စေနိုင်တဲ့အမှုလို့တော့ရောက်မသွားဘူးလားဒါဆိုရင်ထောင်နေဟာဘယ်သူကဖန်တီးရလဲဆိုရင်ထောင်နဲ့သွားမဲ့ပုဂ္ဂိုလ်ရဲ့ကံကြောင့်ပေါ်လာတဲ့နေရာတွေပဲဟုတ်ပြီလားဒါဆိုရင်အပယ်လေးပုံဘာလို့ပေါ်လာလဲအပယ်လေးပုံဘယ်သူမှမသွားကြဘူးမသွားကြင်ပေမဲ့အဲ့ဒီအပယ်လေးပုံကိုရောက်စေနိုင်တဲ့ကံတွေကိုလှုပ်တော့အဲ့ဒီကံတွေကအဲ့ဒီအပယ်ပုံဌာနတွေဖန်တီးပေးလိုက်တော့အဲ့ဒီအပယ်ခန္ဓာတွေမပေါ်ဘူးလားဗျာဒါဆိုရင်ဥစဉ်တို့32ပုံဟာနော်ဩကာသလောက32ပုံမှာရှိတဲ့တတ္တဝါတွေတတ္တလောကဘသူကဖြန့်စင်းလိုက်ဆိုကံဆိုတဲ့သင်္ခါရသွားပြီးတော့မတွေ့ရဘူးလားအဲ့ဒီကံသင်္ခါရဟာဘာလို့အဲ့ဒီလို32ပုံကိုကိုကဖြစ်ချင်ရတာလဲရောက်ချင်ရတာပို့ရတာလဲဆိုရင်အဲ့ဒီ32ပုံမှာရှိတဲ့ယုတ်တ္တန္တတ္တရဲ့ဖြစ်ချင်းပြက်ချင်းသရမရဏကိုမမြင်အောင်အဝိဇ္ဇာကဖုံးထားတယ်ဘယ်ဘုံမှာပဲဖြစ်ဖြစ်ဖြစ်တဲ့ဘုံတိုင်းမှာနောက်ဆုံးအဆုံးတတ်တာကဘာနဲ့ဘာနဲ့ဆိုရမလဲသရနဲ့မရဏနဲ့အဆုံးမတတ်ဘူးလားသရမရဏနဲ့အဆုံးတက်ရင်တက်ရှိတိုင်းဟာသူ့ရဲ့ဖြစ်တည်နေတဲ့ပြက်တာကိုပြက်သွားတာကိုလိုလားတဲ့ပုဂ္ဂိုလ်ရှိတာမရှိရင်သောကပိဋိဝါဒုက္ခဒေါမနတာဥပါဒါမလာဘူးလားလာလားလာတယ်ဘိမာဘုံနေမှာတော့ဒေါသမရှိတဲ့အတွက်ဘုံရဲ့စွမ်းအားကြောင့်သောကပိဋိဝါဒုက္ခဒေါမနတာဥပါဒါမရှိပါဘူးမရှိတဲ့အတွက်ကြောင့်လူဘုံနဲ့နတ်ဘုံမှာပဲအပေပုံမှာပဲတောကပရိဒီဝဒုက္ခဒေါမနတာဥပါယတာရှိတယ်။ဗိမာပုံမှာကျတော့ဇန်စိတ်ရဲ့ဆွမ်းအားကြောင့်ဘုံရဲ့သူတို့ပင်ကုန်အပြင်ပယ်ထားတာမဟုတ်ဘဲနဲ့ဇန်စိတ်ဒီမေတ္တာကရုဏာမုဒိတာဥပိ္ပခာလို့ခေါ်တဲ့ဗိမဇုစိတ်ဓာတ်တွေပဲတွန်းချုံနေတဲ့ဘုံဖြစ်တဲ့တရားဗိမာပြီမှာဘုံအဲ့ဒီဗိမာပြီမှာရောက်နေတဲ့ပုထုရှင်ဖြစ်စေကမူအဲ့ဒီဘုံရောက်နေတဲ့ခိုက်တံမှာဒေါသမရှိဘူး။ဒေါသမရှိတဲ့အတွက်ဗိမာတွေတည်ရမှာမကြောက်တော့ရအောင်တောကပရိဒီဝဒုက္ခဒေါမနတာဥပါယတာသူတို့နဲ့မဆိုင်ဘူး။ဒါနဲ့မရဏနဲ့တော့ဆိုင်တယ်။ဒါကြောင့်ပဋိစ္စသမုပ္ပါဒ်အရေးကြီးတဲ့အင်္ဂါရည်တွက်တဲ့အခါတောကပရိဒိဝဒုက္ခဒေါမနတာဥပါယတာကနောက်ဆက်တွဲအကျိုးမျှတာဖြစ်တဲ့အတွက်ကြောင့်သူ့ကိုပဋိစ္စသမုပ္ပါဒ်ရဲ့အရေးကြီးတဲ့အင်္ဂါလည်းမထည့်ထားဘူး။ဇရာမရဏအဖြစ်ပဲထည့်တယ်။ဒါပေမဲ့ပဋိစ္စသမုပ္ပါဒ်ဆက်ရခေါ်တဲ့အခါဇရာမရဏပြီးရင်နောက်ကတောကပရိဒိဝဒုက္ခဒေါမနတာဥပါယတာမပါဘူးလားပါလား။ဒါကအများစုဖြစ်တတ်တဲ့သဘောပါ။ဒါဆိုရင်ဦးဇင်းတို့32ဘုံမှာဖြစ်တည်ခြင်းသည်သရမရဏနဲ့အဆုံးတတ်တာမို့လို့တောကပရိဒေဝဆိုတာကဖြစ်เสียတေချာတဲ့ຢာကန်လုံးရှိတဲ့အတွက်ကြောင့်တောကဒါဆိုရင်အဲ့ဒီအဖြစ်တွေမမြင်အောင်ဘာကဖုံးထားလို့အဝိဇ္ဇာကဖုံးထားတယ်အဝိဇ္ဇာကဖုံးထားတော့အဲ့ဒီ32ဘုံလိုချင်တဲ့ကံသင်္ခါရမလုပ်ဘူးလားလုပ်လားလုပ်တော့အဲ့ဒီကံသင်္ခါရကြောင့်ဝိညာဉ်ဆိုတဲ့ပဋိတန်တွေဝိညာဉ်32ဘုံမှာကဲနော်အပေရောက်ကြောင်းအကုတုကံသင်္ခါရတွေလုပ်တော့အပေပဋိတန်တွေဝိညာဉ်မလာဘူးလားဗျာလူဘုံရောက်စေတဲ့ကုသကံသင်္ခါရတွေလို့တော့လူဘုံပဋိသင်္ဍေဝိညာဉ်မလာဘူးလားဗျာ။နတ်ပြည်ပြမပြီးယောက်ျောင်းကံတွေထူထောင်ထားတယ်ဆိုရင်အဲ့ဒီပြမပဋိသင်္ဍေမလာဘူးလားဗျာ။ပဋိသင်္ဍေလာပြီဆိုရင်ပဋိသင်္ဍေစိတ်ကလေးဖြစ်လိုက်ကြတယ်ပဋိသင်္ဍေစိတ်ဆိုတာတစ်ခုတည်းဖြစ်လို့ရတာမဟုတ်ဘူး။စိတ်ဖြစ်ပြီဆိုရင်စေတသိက်ဆိုတဲ့နန္ဒီယာမပါဘူးလားပါလား။စ
ဒီလူဘုံနဲ့ဘုံပြမဘုံတချို့သောပြမဘုံတွေမှာကမ္မစာယုတ်တွေတခါတည်းမပါဘူးလားပါတာလူဘုံဆိုရင်အမိပိုင်ထဲမှာပဋိသင်္ဍေနေကလလာရည်ကြီးမဖြစ်ဘူးလားဗျာနတ်ပြီဆိုရင်နတ်ကမ္မစာယုတ်တွေဖြစ်တယ်ပြမပြီဆိုရင်ပြမကမ္မစာယုတ်တွေတခါတည်းမဖြစ်ဘူးလားဗျာငရဲပြီဆိုရင်ငရဲကမ္မစာယုတ်တွေတခါတည်းမလာဘူးလားဒါဆိုရင်နံယုတ်ပဋိသင်္ဍေစိတ်ဝิญဉ္ဇဖြစ်ပြီဆိုတာနဲ့နံယုတ
ို့ရပြီဆိုရင်အဲ့ဒီအာယတန6မျိုးဟာပြိမကအစင်းတန်အနယတာအတွေ့ဆိုတဲ့အာယုံ6မျိုးနဲ့မဆက်ဆက်ဘူးလားဆက်ဆက်လားအဲ့တော့အစင်းအာယုံနဲ့မျက်စိနဲ့เนาะဆုံလိုက်တော့ဟောမြင်စိတ်ပေါ်တယ်ဟုတ်ပြီလားအဲ့ဒီမျက်စိရဲ့အစင်းရဲ့မြင်စိတ်ရဲ့၃ခုတို့ရဲ့ဆုံရင်းဒီဖတ်တာဖတ်တာမလားဘူးလားလားတဲ့တလာရတနာမျက်စိနဲ့ရှာကိုစိတ်ဆိုတဲ့အာယတန6မျိုးရှိပြီဆိုရင်နောက်ကဖတ်တာကအေးတေချာပေါက်လာပြီဘာတေချာပေါက်လာပြီလဲဖတ်တာကအာယုံနဲ့တွေ့ကြည့်တဲ့သဘောလေးဒါပြီဆိုရင်အဲ့ဒီအာယုံကိုသဘောကျခြင်းမကျခြင်းဆိုတဲ့ခံစားချက်ဝေဒနာမလာပါနဲ့လို့တားလို့ရရလားဝေဒနာလာပြီအဲ့တော့ဦးဇင်းတို့အခုရက်တည်နေကြတာပဋိသင်္ဍေစိတ်ဝิญဉ်ကနေစခဲ့တဲ့အတွက်ကြောင့်ဦးဇင်းတို့အဲ့ဒီပဋိသင်္ဍေဝิญဉ်ကနေဦးဇင်းတို့မသိမချင်းနောက်ထပ်ဘဝင်စိတ်ဝิญဉ်ဆိုတာရောစက္ကန့်တိုင်းမှာမရှိနေဘူးလားကုသိုလ်အကုသိုလ်မဖြစ်တဲ့အချိန်မှာဦးဇင်းတို့တဏ္ဍာမှာဘဝင်စိတ်ပဋိသင်္ဍေစိတ်နဲ့တူတဲ့ဘဝင်စိတ်လေးတွေတစ်ခုတစ်ခုတစ်ခုတစ်ခုကံမဖြတ်မချင်းဖြစ်နေတယ်ဒီသွေးအကြည်ဓာတ်မှာပြီးပြီးတော့နှလုံးအိမ်ထဲမှာရှိတဲ့သွေးအကြည်ဓာတ်ပြီးပြီးတော့ဘဝင်စိတ်လေးတွေကဒလဆက်ဖြစ်တယ်နော်အဲ့ဒီအဲ့ဒီဘဝင်စိတ်ဆိုတဲ့ဝိညာဉ်နဲ့တွဲပြီးတော့စေတသိက်နန္တရားကမ္မဇာယုတ်တွေနောက်တခါစေတဇာယုတ်တွေဥဒဇာယုတ်တွေအဟဇာယုတ်တွေမရှိဘူးလားပြီးရင်မျက်စိနာနာရှာကိုစိတ်ဆိုတဲ့အာရဏ6မျိုးမရှိဘူးလားအဒီအတွဲအာရဏ6မျိုးရှိတော့အာယုန်နဲ့ဆုံတဲ့ဖတ်တာတော့မရှိဘူးလားအဲ့တော့ဝေဒနာမလာဘူးလားအဲ့တော့ဥစဉ်တို့လက်ရှိရနေတာဝိညာဉ်နဲ့ယောတာနာဖတ်တာဝေဒနာဘယ်နှမျိုးနဲ့ရနေရလို့၅မျိုးနဲ့ရတယ်ဒီ၅မျိုးကိုဘယ်သူကထူထောင်ပေးလိုက်တာလဲဆိုရင်အဝိဇ္ဇာနဲ့သင်္ခါရဘာနဲ့ဘာထူထောင်ပေးလိုက်တာလဲအဲ့တော့အဝိဇ္ဇာသင်္ခါရကအတိတ်ကြောင့်တရားအဝိဇ္ဇာသင်္ခါရကဘာတရားလဲအတိတ်ကြောင့်တရားဦးဇင်းတို့ဝိညာဉ်တော်သတ္တနာဖတ်တာဝိညာဉ်အခုဖြစ်နေခြင်းဒီပိဿုပ္ပံမှာအပေါ်လာတဲ့အကျိုးတရားဘာတရားလဲအဲ့တော့အကြောင်းတရားကိုသမုဒယသစ္စာပြောဘာသစ္စာပြောမလဲအခုလောလောဆယ်ဦးဇင်းတို့ဝိညာဉ်တော်သတ္တနာဖတ်တာအကျိုးတရားကိုဒုက္ခသစ္စာပြောဘာလို့ဒုက္ခသစ္စာပြောလဲဆိုရင်ဦးဇင်းတို့ဝိညာဉ်တော်သတ္တနာဖတ်တာဝိရဏကဲလူဘဝနဲ့ပဲစံနှုန်းနဲ့ပဲကြည့်ကလားရည်ကြည်တည်တဲ့အချိန်ကနေခုပြောင်းလဲလာတာရက်နေရလားရက်ထားလို့ရရလားဒါပြောင်းနေလို့လားမပြောင်းနေလို့လားပြောင်းခြင်းဒီနေဆာလားအာနေဆာလားအဲ့တော့ဒီလိုပြောင်းခြင်းနော်ဒီအချိန်ထံများစွာဖြစ်နေတဲ့သဘောကိုဒုက္ခခေါ်မလားဒုက္ခခေါ်မလားတကယ်တမ်းအာမနာလားစဉ်းစားရင်ဘာလို့ပဲပြောမလို့ဒုက္ခဒါတွေကိုရက်ထားလို့မရဘူးကိုကရက်ထားခြင်းလည်းရရလားအဲ့ဒီသဘောကိုဘာလို့ခေါ်လဲအဲ့တော့ဒီလက္ခဏာကြီးသုံးချက်နဲ့ဆက်ဆက်နေတဲ့ဒီဝိညာဉ်နဲ့တရားနဲ့ဖတ်တာဝေဒနာကိုဒုက္ခသစ္စာလို့မခေါ်ရင်ဘာလို့ခေါ်မလဲအဲ့တော့ဦးဇင်းတို့အခုရရရှိထားတဲ့လူဘဝလူခန္ဓာဟာဘာသစ္စာဒုက္ခသစ္စာနော်စက္ကန့်တိုင်းမှာပြောင်းလဲမှုဖြစ်စေပြီအဲ့တော့ဒီဝိညာဉ်နဲ့တရားနဲ့ဖတ်တာဝေဒနာဖြစ်ခြင်းသူတဏ္ဍာမှာလည်းဒါသူတဏ္ဍာမှာလည်းဒါဒိဋ္ဌံတဏ္ဍာမှာလည်းပဲဒိဋ္ဌံနဲ့ပတ်သက်တဲ့ဝိညာဉ်နဲ့တဏ္ဍာနဲ့ဖတ်တာဝိညာဉ်လူဆိုရင်လည်းလူနဲ့ဆက်ဆက်တဲ့ဝိညာဉ်နဲ့တဏ္ဍာနဲ့ဖတ်တာဝိညာဉ်နတ်ဆိုရင်လည်းနတ်နဲ့ပတ်သက်တဲ့ဝိညာဉ်နဲ့တဏ္ဍာနဲ့ဖတ်တာဝိညာဉ်ဒါဆိုရင်အတိတ်ကအဝိဇ္ဇာသင်္ခါရပစ္စုပန်မှာဝိညာဉ်နဲ့ကိုတဏ္ဍာနဲ့ဖတ်တာဝိညာဉ်ဒါဆိုရင်ဦးဇင်းတို့ပစ္စုပန်ဘဝပေါ်လာခြင်းသည်အတိတ်ကအကြောင်းတရားနဲ့ကင်းရလားအတိတ်အကြောင်းကရွေ့လာတာဟုတ်ရဲ့လားအဲ့တော့တစ်ဆက်တည်းမဟုတ်တဲ့အတွက်ကြောင့်ယူလာတာမဟုတ်တဲ့အတွက်ကြောင့်တတရာဒိဋ္ဌိမဟုတ်ဘူးဆိုတာသိကြတယ်အတိတ်ကအကြောင်းတရားအရင်ခံလိုက်တဲ့အတွက်ကြောင့်ပိဿုပ္ပံမှာဖြစ်တာပိဿုပ္ပံမှာပေါ်လာခြင်းဒီအကြောင်းမဲ့အလိုလိုပေါ်လာတယ်ဆိုရင်ဦးဇင်းတို့ကဒါဥစေတာဒိဋ္ဌိပြီးရင်လည်းပဲအကြောင်းမဲ့ပြတ်သွားမှာပဲဒါပေမဲ့ဦးဇင်းတို့ကမြင်လိုက်ပြီကံသင်္ခါရကိုမြင်လာပြီဘာကိုမြင်လာပြီလဲကံသင်္ခါရကြောင့်ဒါဆိုရင်ဦးဇင်းတို့ဥပမာမှန်လေးကြည့်လိုက်တယ်မှန်ထဲမှာပေါ်နေတဲ့အရေးဟာနော်မိမိနဲ့တထထဲမတူဘူးလားဒါပေမဲ့မိမိခေါ်ရတာမိမိခေါ်ရင်မှန်တဲ့ဟာကိုတတ်မယ်ဆိုရင်ကိုသိသွားမှာပေါ့မှန်တဲ့ဟာကိုခွဲလိုက်မယ်ဆိုရင်ကိုထိရလားမိမိနဲ့ရောကင်းလားမှန်တဲ့ဟာကိုလည်းမဟုတ်ဘူးကိုနဲ့ရောကင်းရလားအတိတ်ကရုတ်တရက်နန္ဒတ်ဒီဘက်ရွှေ့လာတာလည်းမဟုတ်ဘူးဒါအတ္တကိုတည်ပုံပြောတာနော်ဒီလိုပရိစ္ဆသမုပ္ပါဒ်ဆက်ရမြင်မှအဲ့ဒီဘဝရဲ့ဖြစ်ချင်းကိုတန်တရားပြောက်မှာတန်တရားပြောက်မှာသမတနာဉာဏ်ပဲကုလို့ရမှာတကန့်စီဆိုတာမြင်မှနော်ဒါကြောင့်ဒီလိုမျိုးဒါမာစီစတော်ကြီးလည်းပဲဦးဇင်းတို့ဝိတ္တိမက်မှာလာတဲ့အတိုင်းပဋိစ္စသမုပ္ပါဟောကိုဟောရတယ်ပဋိစ္စသမုပ္ပါဟောခြင်းဒီမိုးကိုနီးလို့တတ်တတ်သွားပြောလို့မရဘူး မာစီလည်းခေါ်ရတာပဲမုတ်ကိုလည်းခေါ်ရတာပဲဘာနည်းနဲ့ကမ္မထံပြပြပဋိစ္စသမုပ္ပါဒ်ဆက်ရမသိပဲနဲ့ဝိပဿနာဖြစ်လို့ကိုမရတာနော်ဦးဇင်းတို့တရားကမာကြီးအဲပဋိစ္စသမုပ္ပါဒ်ဆက်ရလေမဒါမုတ်ကိုနည်းအမာစီကဟာဒီဆက်ဝိုင်းပေါ်မှာလည်နေတဲ့သစ္စာခန္ဓာထဲမှာပါလာမဟုတ်ဘူးဆိုပြီးတစ်ခုနဲ့တစ်ခုအပြစ်ပြောနေခြင်းသည်မဟုတ်တဘာဝမကြနိုင်ဘူးနော်ဆရာတော်ကြီးတွေကစာတတ်ပေးတဲ့ကြီးကြီးစာပေတွေနှစ်ပေါင်းများစွာပို့ကြကိုယ်တိုင်ကြင့်ကြံကြိုးကိုစူးစမ်းအထောက်ပြီးမှခေါ်ထားတဲ့ဆရာတော်ကြီးတွေနော်နောက်နောက်ပုံကိုယ်တွေကျတော့အဲ့ဒီလိုမဟုတ်တော့ဘဲနဲ့သူတို့တော့လည်းဉာဏ်ရည်ချင်းမရှိတဲ့အခါကျတော့တေချာခိုဘက်ဆောင်းပြီးဒီဘက်ဆောင်းဒါမှခေါ်ဘူးနော်ဦးဇင်းတို့တရားဟောဓမ္မဂရိကလည်းမှတိရကူဆရာတော်ကြီးဘာလို့ဒီနေ့ဒီရက်ဒီနေတာလဲဆိုရင်အတုကမနာပရဝမနာကင်းနေသူများကိုနှိတ်ချခြင်းကိုယ့်ကိုယ်ကိုမြှောက်ခြင်းဆိုတဲ့ဆောနှစ်ပါးလွတ်မှလူတရားဟာရည်ရည်ရက်တည်နေတာဦးဇင်းတို့အရဏဝိသင်္ကတုတ်မှာနော်ဦးဇင်းတို့သင်ခဲ့ပြီနော်သူများကိုနှိတ်ကိုခြင်းကိုယ့်ကိုယ်မြှောက်ပင့်ခြင်းဆိုတဲ့ဆောနှစ်ပါးလွတ်မှချမ်းသာတယ်တဲ့အဲ့ဒီအဆောနှစ်ပါးမလွတ်တော့ဘူးဆိုရင်လမ်းမှန်ပေါ်မှာမရောက်နိုင်ဘူးပေါ့နော်ဒါဦးဇင်းတို့ဒီဦးဇင်းတို့ဒကာမတွေလည်းပဲဘယ်ရမဆိုလိုအပ်တယ်ဆိုတာဦးဇင်းတို့ပြောပြဆရာတော်ကြီးတွေသောပရိသသမုပ္ပါဆက်ရဟတိဒါကြောင့်လိုအပ်တဲ့အတွက်ကြောင့်ဆရာတော်ကြီးတွေခေါ်ပါတယ်မာဇီဆရာတော်ကြီးလည်းခေါ်တယ်မုဂ္ဂုဆရာတော်ကြီးလည်းခေါ်တယ်ဒါကြောင့်လေးကိုလေးလာမယ်အဲ့တော့ဒီမှာရှိအတိတ်ကကံတင်ခါရလုတ်ခဲ့တဲ့အတွက်ကြောင့်လို့အကြောင်းခံလိုက်တယ်ဒီအကြောင်းကြောင့်ဒီမှာအကျိုးလာတင်တယ်အဲ့တော့အတိတ်ကအတ္တဝိညာဉ်လေးရွှေ့လာတာဟုတ်ရဲ့လားအတိတ်ကအကြောင်းတဲ့ဒါဆိုရင်ဦးဇင်းတို့ဒီနေရာမှာအဲ့ဒီကံတင်ခါရတွေဘယ်မှာသွားထားသလဲဆိုတဲ့မေးခွန်းတစ်ခုမေးလာကြရရှိတာနော်ဒီလိုကံသင်္ခါရတွေဘယ်နှမှာတွတ်ထားလဲကံတွေကဘယ်မှာရှိနေရလဲဘယ်နေရာကနေပေါ်ပေါ်လာတာလဲစဉ်းစားကြမကောင်းလားမိလင်နာပညာနဲ့အရှင်နာဂတိဒီမေးကိုမေးထားတယ်ဒီခေတ်ဒီခါမှာလည်းပဲဦးဇင်းတို့ဗုဒ္ဓဘာသာကထန်ဆင်းခြင်းမရှိဘူးကံကထန်ဆင်းတာကံကပဲဟုတ်တယ်အဲ့ဒီကံတွေဘယ်မှာလဲမေးရင်နော်အဲ့တော့ဦးဇင်းတို့မိလင်နာပညာနဲ့ရှင်နာဂတိမိဖြေကံကဥပမာပေးထားတယ်။ဒါလေးဥပမာပေးထားတယ်ဆိုတော့ဦးဇင်းတို့တရက်ပင်တစ်ပင်ပဲပြောကြပါဆိုပေါ့နော်။ကဲဒီတရက်ပင်ဟာအချိန်တိုင်ရင်တရက်တိမသိဘူးလား။တရက်တိမသိခင်အဲ့ဒီအသီးတွေဟာဒီတရက်ပင်ဘယ်နှားမှာရှိနေတာလဲ။တရက်ပင်မှာဓာတ်ခွဲကြည့်ပင်စီမှာရှိနေတာလားအမြင့်မှာရှိနေတာလားအခက်မှာရှိနေတာရွတ်မှာလဲ။တရက်တိအလုံးလိုက်တွေ့ရပါမလား။တရက်တိတွေတွေ့လို့ရပါမလား။ဒါမြဲတီးစီနိုင်တဲ့တတ္တိရတော့တပင်လုံးမှာပြန့်နေပြီမရှိဘူးလားအမြင့်မှာလည်းရှိတယ်ပင်စီမှာလည်းရှိတယ်အခွန်အခေါက်မှာလည်းရှိတယ်အကိုင်းခက်နေရာမှန်သမျှမှာတီးစီနိုင်တဲ့တတ္တိတပင်လုံးမှာမပြန့်နေလားပြန့်နေလားနော်တီးစီနိုင်တဲ့တတ္တိရှိတယ်နော်လုံလောက်တဲ့ယာတိဥတ္တအပူအေးစတဲ့တဘာဝတရားတွေညီညွတ်ပြီဆိုရင်အဖူးလေးတွေထွက်လာပြီပွင့်လာပြီတီးလာပြီကဲအဲ့ကြမှာအတီးရမယ်ပေါ်မလာဘူးလားဒီစီနိုင်တဲ့တတ္တိရှိစေကမူရာတိဥတ္တကမောကမဖြစ်ရင်ပြီးရလားကြည့်နော်ကမ္မနိယမအကြောင်းနားလည်ခြင်းဗီဇနိယမနဲ့အားဖြစ်อยู่ရတယ်အဲ့တော့ဦးဇင်းတို့တိဆောက်ခဲ့တဲ့ကံတွေကဘယ်မှာရှိနေတာလဲဆိုရင်ဦးဇင်းတို့ဒီတတ္တဝါတွေမှာယုတ်တ္တဏ္ဍတန်တတိအစဉ်ဟာတစ်ခုပြီးဖြစ်ဒါပြက်နောက်တစ်ခုပေါ်ဖြစ်ပြက်နောက်တစ်ခုပေါ်အဲ့ဒီယုတ်တ္တဏ္ဍတန်တတိအစဉ်မရှိဘူးလားအဲ့ဒီအစဉ်တိုင်းမှာကမ္မတတ္တိဓာတ်တွေဟာပါနေတယ်။နော်တရက်ပင်တပင်လုံးမှာပြီးစင်နေတဲ့တတ္တိတပင်လုံးမှာမရှိဘူးလား။အပြီးလိုက်ကိုတွေ့ရရလား။ဒီကမ္မတတ္တိတွေကလည်းပဲခန္ဓာတန်တတိအစင်မှာဓာတ်လိုက်။ကဲဦးဇင်းတို့တခါရေးမှာရေးကြည့်ပေါ့။ငငယ်ကတင်ထားတဲ့စာလေး။အခုကြည့်တဲ့ခါမှာပြန်တွေးလို့မရဘူးလား။အကြောင်းညွှန်ရေးကိုမှတ်မိတင်ညာကောင်းတဲ့တွေတွေးလို့မရဘူးလား။ကဲအဲ့ဒီစာလေးဘယ်နှမှာတင်ထားတာလဲ။တက်ခွဲကြည့်မယ်။အုံနောက်ထဲမှာလားနှလုံးထဲမှာလားသွေးထဲမှာလားအသားထဲမှာလားတိုက်ထဲမှာလားဘယ်နှကြီးတက်ခွဲကြည့်ရင်တွေ့ရလား။နော်။ဒါပေမဲ့စဉ်းစားလို့မရဘူးလား။နော်။ဒါခန္ဓာအစဉ်မှာဒီတန်တတိအစဉ်မှာလိုက်နေတဲ့ဓာတ်တဘာဝအထုံဓာတ်တွေဒါပေမဲ့ तू ကထင်ရှားတော့ရှိမနေဘူး။တတိအဟုန်လိုက်တယ်လို့ခေါ်တယ်။ဘာလို့ခေါ်လဲ။တရသီးတွေဟာဒီပင်လုံးမှာတရသီးပုံတရံနဲ့ဒီပင်လုံးမှာလိုက်ရှာလို့ရရဲ့လား။မရဘူးတီးစိန်နိုင်တဲ့တတ္တိသာရှိတာဟုတ်ပြီလားဒီတတ္တိရှိရင်အเจ้าညီညွတ်တဲ့အခါအတိမတိဘူးလားတီးလား အဲ့ဒီသဘောနားလည်ရင်ဦးဇင်းတို့ကမ္မတတ္တိတရားလည်းဒီတိုင်းပဲဦးဇင်းတို့တတ္တဝါတွေတန်တရားရှိပြီဆိုကုသိုလ်ကမ္မတတ္တိအကုသိုလ်ကမ္မတတ္တိလူတိုင်းမရှိဘူးလားလူပုံလိုနေရာမျိုးရောက်ရင်ကုသိုလ်ကံကအလှဲ့တိုင်းကုသိုလ်ကံကအကျိုးပေးတယ်အကုသိုလ်ကံကအလှဲ့တိုင်းအကုသိုလ်ကံကအကျိုးပေးတယ်ဘာလို့လဲဆိုတော့လူပုံဌာနပြီးကုသိုလ်ကံအကုသိုလ်ကံနှစ်မျိုးလုံးရဲ့အကျိုးပေးရာပုံဌာနဖြစ်လို့အကယ်၍မိမိတို့ရဲ့ပုံဌာနသည်မျက်ပြီဖြစ်မယ်ဒီမှပြီဖြစ်မယ်ဆိုရင်သူတို့ကြတော့ကုသိုလ်ကံရဲ့အကျိုးပေးရာပုံဌာနဖြစ်တဲ့အတွက်ကြောင့်အဲ့ဒီပုံဌာနတွေမှာရှိတဲ့တတ္တဝါတွေမှာနောက်ကျောင်းအကုသိုလ်တွေရှိတယ်။အဲ့ဒီအကုသိုလ်ကံเนี่ยသူ့နေရာဌာနမဟုတ်လို့အကျိုးပေးလို့မရဘူး။ငရဲရောက်နေတယ်။ငရဲရောက်နေတဲ့ငရဲသားတွေမှာကုသိုလ်ကံအကုသိုလ်ကံနှစ်မျိုးလုံးရှိခဲ့ဦးတယ်။ဒါပေမဲ့ငရဲပုံဌာနသည်အကုသိုလ်ကံရဲ့အကျိုးပေးရာနေရာဖြစ်တဲ့အတွက်ကြောင့်အကုသိုလ်ကံကပဲအကျိုးပေးခွင့်ရတယ်။ကုသိုလ်ကံเนี่ยအကျိုးပေးခွင့်မရဘူး။ဒီသဘောတရားတွေရှိတယ်။ကမ္မတ္တိသဘောတရားတွေအဲ့တော့ကံသင်္ခါရကပြုပြင်ဖန်တီးပေးလိုက်လို့ဥစဉ်တို့ပစ္စုပ္ပန်ဝိညာဉ်ဉာဏ်သတ္တနာဖတ်တာဝေဒနာလို့ခေါ်တဲ့လူနဲ့ဆိုင်တဲ့၅မျိုးတိရစ္ဆာန်နဲ့ဆိုင်တဲ့ခန္ဓာ၅မျိုးဒီ၅မျိုးမပေါ်ဘူးလားပေါ်လားအဲ့တော့အတိတ်ကအဝိဇ္ဇာသင်္ခါရဆိုတဲ့အကြောင်းသမုဒိယသစ္စာကြောင့်ပစ္စုပ္ပန်မှာဘာသစ္စာအနေနဲ့ပေါ်တယ်တို့ကအဲဒီရှေ့ပိုင်းဆက်ကိုခေါင်းဆောင်တာကဘယ်သူကခေါင်းဆောင်လဲအဝိဇ္ဇာဘာကခေါင်းဆောင်လဲဒါဆိုရင်အတိတ်ဘဝကိုလက်ခံပြီဒါပေမဲ့အတိတ်ဘဝနဲ့ပစ္စုပန်ဘဝနဲ့ဟာမပြတ်မစီရွေ့လာတဲ့သဘောတတ္တရဒိဋ္ဌိရောဟုတ်ရဲ့လားဟုတ်တကန့်စီအကြောင်းခံပေးလိုက်လို့ဖြစ်လာတာအကြောင်းမရှိဘဲနဲ့ဒီဘဝဘဝကနေဒီတိုင်းဖြစ်ခြင်းလို့ဖြစ်လာလေဆိုရင်ဗာဒိဋ္ဌိရောအုတ်စီတာခုကြတော့ဟိုမှာအကြောင်းရှိလို့ဒီမှာအကျိုးအနေနဲ့လာပေါ်ရတယ်ဆိုတာဒီသိလိုက်တဲ့ခါကျတော့အကြောင်းကျိုးဖြစ်စင်မဲ့ဆက်တာရွေ့လာတဲ့ရွေ့လည်းမဟုတ်ဘူးနော်လုံးဝကင်းသလားဆိုတော့လေမကင်းဘူးဦးဇင်းတို့ပဲ့တင်တန်နေကြည့်ပေါ့ပဲ့တင်တန်နေဟာနော်ဒီကអော်လိုက်ပြီးចាមកပြန်ပြီးတော့ပေါ်လာတယ်အဲ့တော့အဲ့ဒီပဲ့တင်တန်မူလအတန်ရောဟုတ်ရဲ့လားမူလအတန်နဲ့ရောကင်းလို့ရရဲ့လားဒါပဲအဲ့ဒီသဘောပဲပေါ့နော်အဲ့တော့ဘဝတွေရဲ့နော်အဲ့တော့အတိတ်နဲ့ပစ္စုပ္ပန်အဲ့နော်အတိတ်ပစ္စုပ္ပန်အတိတ်နဲ့ပစ္စုပ္ပန်အဲ့ဒီလိုဆက်ဆက်လိုက်ပြီးပြီဆိုရင်ဒါကပစ္စုပ္ပန်မှာဦးဇင်းတို့ကဝိညာဉ်နဲ့သဒ္ဒနာဖတ်တာဝေဒနာရတဲ့အခါကို့မှာဉာဏ်မဥနိုင်ဘူးဆိုရင်ဝေဒနာခံစားမှုတွေပေါ်တဲ့နောက်မှာလိုချင်တဲ့တဏှာတွေမလာဘူးလားလာလားလိုချင်တော့အဲ့ဒီလိုချင်တဲ့တဏှာတွေလာပြီဆိုရင်အဲ့ဒီအရာဝတ္ထုတွေပေါ်မှာဆွဲလန်းတဲ့ဥပါဒံကိုမငြိဘူးလားညှိတာညှိပြီဆိုရင်နောက်ထပ်ကံသင်္ခါရတွေမလုပ်ဘူးလားလုပ်လားအဲ့ကံမဘဝတွေထူထောင်မိပြီဆိုတော့အဲ့ဒီကံမဘဝပစ္စုပ္ပန်မှထူထောင်လိုက်တဲ့တဏှာဥပါဒံကမ္မဘဝဆိုတဲ့အကြောင်းတရားတွေရှိပြီဆိုရင်အနောက်အနာကမွေးဖွားခြင်းဆိုတဲ့ဇာတိမလာပါနဲ့လို့တားလို့ရပါမလားမရဘူးဇာတိဆိုတဲ့မွေးဖွားခြင်းလာမွေးဖွားခြင်းလာပြီဆိုရင်သရာရင့်ရောခြင်းမရဏပြည့်စည်ခြင်းဆိုတာမလာဘူးလားလာလားဒါဆိုရင်အနာကခန္ဓာကိုကြည့်လိုက်တော့နောက်အနာကမှာဖြစ်မဲ့ဘဝတည်ဒီဘက်ပစ္စုပန်ဘဝမှာအကြောင်းတရားထူထောင်ခြင်းနဲ့ကင်းလို့ရရဲ့လားပိဿုပံမှာဦးဇင်းတို့ကတဏှာဥပါဒံကံမဘဝထူထောင်လိုက်တယ်ဒီအကြောင်းရှိပြီဆိုရင်နောက်နာကအကျိုးမလာပါနဲ့ကိုတားလို့ရရလားဒါဆိုရင်ဦးဇင်းတို့ပိဿုပံမှာရလာတဲ့အကျိုးတရားပေါ်မှာအခြေခံပြီးတော့ကိုရီးယားဝိပဿနာဉာဏ်နဲ့မဥတဲ့အတွက်ကြောင့်ဖြစ်သေးရုတ်တရက်နဲ့တင်္ခါရတရားတွေပေါ်မှာတဏှာဥပါဒံဆွဲကပ်လိုက်တော့ကံမဘဝတွေထူထောင်လိုက်ပြီးပိဿုပံမှာလုတ်တဲ့ကံကိုကံမဘဝလို့ခေါ်တယ်အတိတ်ကလုတ်ခဲ့တဲ့ကံကိုကျတော့တင်္ခါရလို့ခေါ်တယ်တကယ်တော့စေရနာကံချင်းတူတူပဲနော်ဒီစေနာကမ္မဘဝဒီနောက်ဘဝရောက်တဲ့အခါ तू ကသင်္ခါရလို့အမည်ပြန်ရသွားတာပဲထူတယ်။အဲပိဿုပံလုံဆဲကိုကမ္မဘဝလို့ခေါ်တယ်။ဘာလို့ခေါ်လဲ။ကမ္မဘဝလားတကယ်တော့စေရနာကံကိုပြောတာ။စေရနာတို့ကံတို့ဆိုတာအတူတူပဲ။အဲ့တော့ပိဿုပံမှာလုတဲ့စေရနာကံတွေကိုကမ္မဘဝဒါကဘယ်ပေါ်မှာခြေခံပြီးလုတာလို့ဆိုတာတဏှာဥပါဒံပေါ်မှာခြေခံတာ။ဘာပေါ်မှာခြေခံတာလဲ။အဲ့တဏှာဥပါဒံကမ္မဘဝဓာရီရှိပြီဆိုရင်နောင်နာကမွေးဖွားခြင်းဇာတိနော်အဲ့ဒီမှာဇာတိသရမရဏဆိုတာကမွေးဖွားခြင်းရဲ့ရင့်ရောခြင်းရဲ့ပျက်စီးခြင်းရဲ့ဇာတိပဋိသင်နေနေတယ်ဆိုတာပဋိသင်နေစိတ်ဖြစ်တာပဋိသင်နေစိတ်ကိုဝိညာဉ်လို့ခေါ်တယ်ဘာလို့ခေါ်လဲပဋိသင်နေစိတ်ဝိညာဉ်ဖြစ်ပြီဆိုရင်စေတသိက်နံတရားကမ္မစာယုတ်နံယုတ်မလာဘူးလားဗျာနံယုတ်ဖြစ်ပြီဆိုရင်အာရဏ6မျိုးမျက်စိနံ6ခုစိတ်မရှိဘူးလားဗျာမျက်စိနံ6ခုစိတ်ဖြစ်ပြီဆိုရင်ဖတ်တာမလာဘူးလားဗျာဝေဒနာမလာဘူးလားဗျာအဲ့တော့အဲ့ဒီဝိညာဉ်နံယုတ်သနာဖတ်တာဝေဒနာ5မျိုးတို့ရဲ့ဖြစ်ခြင်းကိုဇာတိရင်ရောခြင်းကိုစရာပျက်စီးခြင်းကိုမရဏအဲ့နောင်နာကမှဇာတိစရာမရဏလို့ပြောခြင်းဒီအဲ့အောက်မှာဝိညာဉ်နဲ့သတ္တနာဖတ်တာဝေဒနာ၅မျိုးရှိနေတယ်ဒီ၅မျိုးတို့ရဲ့ဖြစ်ခြင်းကိုဇာတိရင်ရောခြင်းကိုစရာပျက်စီးခြင်းကိုဘာလို့ပြောထားတော့မရဏလို့ပြောထားတာတော့နားလည်ထားရမယ်ပေါ့အဲ့တော့က Taro, Sadiza, Marana, Pore, and now Nagama, Sadiza, Marana, Pojin, the Pisobama, Jandia, Tutonet, and the Pisobama, Tutonet, Jandiaga, Takapadesa, the Mudiatesa. Now Nagama, Pore, Sadiza, Maranaga, Pibi, Pierre, Pieta, and Padisado. Dafay Uzeno, Lagereha, no, she by second, not by second, Nakuro, Gita, the Mudiatesa, and Badisabo, Tokadisa. Good, the Mudiatesa, we two tongue in the name, and now Badisabo, no, by say, Kansanga, Pale, Dana. No, Naga canari bobo, the Pisobama, Uzino Banesa, two tornado, Dana Nessa, Ado, Dana, now by say a council, the Dana, she ran say, she ran a dinner, Pisoban, the Zoya council, the Oiza, Pisoban and Nagan, the Zoya council, the Ido, Uzinochi, Pawago, not bind bind haji, a dinner Pisoban, Pisoban, Naga, the Luna bind you bind haji. Pisobama, a day young boy, a Julia Shime, now Naga Pandima, a Jang Yashim, Pisobama, a Jule, a Jang Nakushi, and Aluan in Essay, Manalashi Dale, a day young Dalwa, Pisoban, Jule Dalwa, Pisoban, Jang Dalwa, and Naga, a Jule Dalwa, Aluan and Rashi. Lilwa. No? Say your hand in a legend, a day the Muria Tisan, a Pisoban, Dogatis at the soul. Pisoban, the Muria Tisan, and now Naga Dogatisaga, the soul. Benazoshile. Anyway, she bang, just on your counts on today, Waza. Now bang just on your counts on the other Eddie Waza and then now, woman in the barlo call it. What's like a letter? Did say you had it lay out, lonely, mula, a yam yaka. Waza, eh? Dana, Panevalo? She bang, say your counts on the Waza. Now bang say your counts on the Dana, eh? And Waza, Dana, mula, not pia, no? Anyway, the car. A take a canting harajan, Pisoban, winning polenium, a sally to set to like door. A take a shrill aram hovu, a sack of domina, oh. Eddie a samamia musoye, so do a sea is in Hadalu. A day donga solia, divecana in a yalare, divecana in Honora, divec solia, now cana in a pianare solo, padetti donigan, eh? Tadra titi, nigan, if you say, another than Yellow Yavana. Nada Mimuse, and Nisa's tenola matenola. A Nisa and Doka Tema, Nada Mina. Another Mimuso, eh? She a banabal, Mingo Mimado, and Nisa and Doka Hobila. Edo, Uzino, we bought the 9 years, and Nisa Doka, Nada Mima Mola. Mio Chua, Damadanania, Udiadian Piana. Edo Dilu, a day Bissoba, Naga, Boatan, the Yabadisa, the Moba, say ya, Pipo, Ma, Jango Namale, who so ye, Damadanania, Pipo. ဟုတ်ပဲကင်ခာဝိတရဏဝိတ္တုတိယောမတန်တရားဝိသိကိစ္ဆာကိုကြော်မှဟိုဘက်မှာမက္ကံမက္ကံညာနဲ့တသနာဝိတ္တုတိဆိုတဲ့ဝိပဿနာညာရဲ့အစဆုံးတမ္မတနာညာဆိုတာဖြစ်လို့ရမှာဟုတ်ပြီလားတမ္မတနာညာနဲ့အနေစာဒုက္ခအနတ္တပေါ်စေယုံနံကိုအနေစာဒုက္ခအနတ္တလို့သုံးတန်နိုင်မှဖြစ်ချင်းပြည့်ချင်းကိုမြင်တဲ့ဥဒိယတရားညာဆိုတာဖြစ်မှာဥဒိယတရားညာဖြစ်ပြီဆိုမှဟိုဘက်ဘေင္ညာဘေယညာဆိုတဲ เนาะจ้องจูสะสะหันโอ้だจ่องมโกเสียรอยะลิงกาลีดิเลยตีกงท่าเลยมะล่ะเนาะไอ้ที่มาลิงกาลีดิผัดจีบังซูจีบังเสียรอยียีฮะเลยลิงกาลีผัดจีไล่บังเสียรอยียีฮะเลยลิงกาลีกาล3เพียง120อีชิตวยโกอเลแจ่มั่นตีเสียอติตันเตยามะหลุดจองดีเนาะยามูละ2เพียงสระกะอวิสสารเนตนะติสสาร2คู่สระบาติสสารเนบาติสสารအဲ့တော့ဦးဇင်းတို့တဏှာဥပါဒံကမ္မဘဝဆိုတဲ့အကြောင်းသမုဒိယသစ္စာတွေထူထောင်ရင်နောင်အနာဂတ်ဒုက္ခသစ္စာတွေမလာပါနဲ့လို့တားလို့ရရင်လားမရဘူးဒါဆိုရင်အဲ့ဒီမှာမလာအောင်ဆိုရင်ဦးဇင်းတို့ကဝိညာဉ်နဲ့သတ္တနဲ့ဖတ်တာဝေဒနာဆိုခေါ်တဲ့ဖြစ်စေယုံတတ်နံတတ်တွေကိုတဘာဝအတိုင်းနားလည်အောင်ကြည့်ရမယ်တဘာဝအတိုင်းနားလည်အောင်ကြည့်လိုက်တဲ့အခါတဘာဝတရားတွေရဲ့ပေါ်လာတဲ့ဓာတ်တဘာဝတွေဟာစက္ကန့်မလားမိနစ်မလားဖြစ်ပြီးပြည့်နေတဲ့သဘာဝတွေမြင်အောင်ကြည့်ရမယ်။မြင်အောင်ကြည့်ခြင်းတည်းဝိပဿနာဉာဏ်လို့ခေါ်တယ်။ဘာဉာဏ်လို့ခေါ်လဲ။ဝိဆိုတာကအနိစ္စချင်းရာဒုက္ခချင်းရာအနတ္တချင်းရာဆိုတဲ့အမှန်တရားအတိုင်းပတ္တနာရှုမြင်နိုင်တဲ့ဉာဏ်ကိုဝိပဿနာဉာဏ်။ အဲ့တော့ဦးဇင်းတို့ဝိပဿနာရှိဝိပဿနာရှိဆိုတာပေါ်စေရုပ်ဓာတ်ဏ္ဍတ်တွေကိုဝိပဿနာရှိရတာပိဿုပံဝิญဉာဏ်ရောသာလနာဖတ်တာဝေဒနာဆိုတဲ့၅ချက်ထဲမှာမိမိတို့တမာရီရလာလို့အာနာပါနအခြေခံပြီးရှုမှတ်လို့ဝင်နေထွက်နေရဲ့မမြဲခြင်းသဘာဝကိုဖန်လဲရတာပဲအဲ့ဒီကနေမှတဆင့်ခန္ဓာကိုယ်ထဲမှာရှိတဲ့ပူရာအေးရာမာရာပြောတာနော်တွန်းကန်နဲ့ထောက်ကန်တဲ့သဘောဒီဓာတ်ကြီးလေးပါးတွေကသင်ရှားတဲ့ဓာတ်တဘာဝတစ်ခုခုလို့ရဲ့မမြဲခြင်းသဘောကိုလည်းမြင်အောင်ကြည့်ပေါ်တဲ့ဟာကိုမြင်အောင်လိုက်ကြည့်နေအောင်ဝိပဿနာရဲ့သဘောဒီနေရာမလိုဘူးเนาะအချိန်မလိုဘူးအတိနဲ့တတိပဲလို့လေဒါနဲ့ပါပဲလို့လေဒါရင်းနဲ့စခန်းမဝင်ရဘူးလားအဲ့ဒီလိုမဟုတ်ပါဘူးစခန်းဝင်ခြင်းဒီအကောင်းဆုံးလေ့ကျင့်တာเนาะအချိန်ယူပြီးတော့ဒလဇတ်မှတ်နိုင်ဖို့အတွက်တရားစခန်းတွေဝင်ကြတယ်တကောင်းတယ်မဝင်နိုင်တဲ့ပုံကိုကြတော့လည်းပဲမိမိတို့ရဲ့ပေါ်စေရုတ်တက်နန္ဒဝိညာဉ်နဲ့ရုတ်တက်နန္ဒဖတ်တာဝေဒနာဝိညာဉ်ဆိုတဲ့နေရာမှာပဋိတန်နေစိတ်ဝိညာဉ်နေမကတော့ဘူးနောက်ပိုင်းကျတော့ဉာဏ်စိတ်ကြားစိတ်နာစိတ်စားစိတ်ထိစိတ်သိစိတ်တွေးစိတ်ဆိုတဲ့စိတ်ဓာတ်လေးတွေကလည်းပဲမပေါ်နေဘူးလားဗျာပေါ်နေတယ်နော်ရုတ်တရားတွေကလည်းပဲတစ်ခါတလေပထဝီဓာတ်တွေမာရမာရဲပြောတဲ့သဘောဦးဇင်းတို့ပထဝီဓာတ်တွေချင်ရှားလာတဲ့အခါရုတ်တရားတောင့်တင်းလာတယ်တောင့်တင်းလာတဲ့အချိန်မှာဗာဓာတ်တွေတွေးလို့ရတယ်ပထဝီဓာတ်နောက်တစ်ခါထိုင်နေထိုင်တဲ့အခါမှာတင်မနဲ့ကြမ်းနဲ့ထိုင်ထားတဲ့အတွက်ကြောင့်เนาะပူရနွေးတာလည်းသိလို့မရဘူးလားအဲ့ဒီကျေသောတတ်တည်းရဲ့အကြောင်းကိုရှုလို့မရဘူးလားဒါနာယုတ်ဝိညာဉ်နာယုတ်သာနာဖတ်တာဝေဒနာဆိုတဲ့၅ချက်တည်းလွတ်ရလားစိတ်ကိုရှုတာဝိညာဉ်เนาะစေတသိက်သဘောတရားလေးတွေဝေဒနာသဘောတရားလေးတွေရှုတယ်နောက်တစ်ခါဖတ်တာသဘောတရားရှုလို့ရတယ်နောက်တစ်ခါကြမ်းတဲ့စေတသိက်သဘောတရားတွေမြင်အောင်ရှုလို့ရတယ်ဒါကအဲ့တော့ထင်ရှားတဲ့တည်းမှာအဲ့ဒီမှာဖတ်တာဝေဒနာတို့ကမထင်ရှားဘူးလားဒီဝိညာဉ်လေးတွေရှုလို့ရတယ်။အာယုံနဲ့ဓာတ်ဆုံနဲ့ဖတ်တာတော့ရှုလို့ရတယ်။နောက်တစ်ခါမိမိခန္ဓာကိုယ်မှာပေါ်တဲ့ဓာတ်ကြီးလေးပါတော့ကရှုလို့မရဘူးလား။ဓာတ်ကြီးလေးပါလူတိုင်းกินလို့ရရလား။နောက်တစ်ခုပေါ်တစ်ခုတော့ပေါ်နေတာစိုက်ကြည့်ပူတာအေးတာမရှိဘူးလားဗျာ။ပူတာမရှိရင်အေးတာရှိမယ်အေးတာမရှိရင်ပူတာရှိမယ်။သွေးတွေတိုးနေတဲ့ဘောခမသွေးတွေလေပတ်နေတာမရှိဘူးလား။သွေးတွေလေပတ်နေတာမမြင်တော့မှနောက်ဆုံးဝင်လေထွက်လေဆိုရဝါရော့တက်မရှိဘူးလား။ဓာတ်လေးစိုက်သေးနေအဲ့ဒီဓာတ်ဘာဝတစ်ခုခုကိုမြင်အောင်လိုက်ကြည့်နေကိုယ်ကရှိအောင်မလုပ်နဲ့သူ့တဘာဝတိုင်းပေါ်တာကိုမြင်အောင်လိုက်ကြည့်မြင်အောင်လိုက်ကြည့်ပြီဆိုရင်တဘာဝတိုင်းပြောင်းလဲနေတဲ့ဖြစ်စဉ်တွေကိုတွေ့တဲ့အခါအဲ့ဒီဝိညာဉ်နဲ့ရောသတ္တနဲ့ဖတ်တာဝေဒနာတွေကတစ်ခုခုကိုမိတယ်မိတဲ့အခါအဲ့ဒီဓာတ်ဘာဝတွေရဲ့မမြဲခြင်းအနိစ္စသဘောဆင်းရဲခြင်းဒုက္ခသဘောအနတ္တနော်စီမံလို့မရတဲ့အနတ္တသဘောချင်းရာမြင်ပြီဆိုရင်ဒုက္ခသစ္စာအကြောင်းကောင်းကောင်းသိလိုက်တာဘာသစ္စာအကြောင်းကောင်းကောင်းသိလိုက်တာနော်ဒုက္ခသစ္စာကြောင့်ကောင်းကောင်းသိလိုက်ပြီဆိုတော့ပိဿုပံခန္ဓာပေါ်မှာတွေ့တဲ့တဏှာလာရတာတဏှာမလာဘူးဆိုရင်ဥပါဒံလာပါမလားဥပါဒံမလာဘူးဆိုရင်ဘယ်ဘဝကြီးလိုချင်တယ်ဆိုတာရှိပါဦးလားနော်ဟာပြမဘဝဟာပြမဘဝဖြစ်ပြီးပြက်တာပဲ32ပုံဘယ်ပုံမှာကြည့်လိုက်ကြည့်လိုက်ပရိစ္ဆသမုပ္ပါဒ်နဲ့ဆုံးသတ်ထားတာကဘုရားကဇရာမရဏနဲ့မတတ်ထားဘူးလားဗျာဇရာမရဏနဲ့တတ်ထားတယ်ဆိုတော့နောင်နာကဒုက္ခသစ္စာကြီးနှမ်းမြင်တာဆိုတော့သမုဒိယသစ္စာကိုကမထူထောင်ဖြစ်တော့မထူထောင်ဖြစ်တော့အနာဂတ်ခန္ဓာတွေကိုအလိုလိုတတ်ပြီးသားဖြစ်နေတာဟုတ်ပြီလားအနာဂတ်ခန္ဓာတွေကိုတတ်ပြီးသားဖြစ်ရင်အဲ့ဒီခန္ဓာနဲ့ဆက်ဆက်နေတဲ့သောကပရိဒေဝဒုက္ခဒေါမနတတိုင်းတာလို့မရတဲ့ဒီလိုမျိုးနှိုင်းစာလို့မရတဲ့ဒီလိုမျိုးသောကပရိဒေဝတွေကိုဖြတ်ဖြတ်ပေးတာဝိပဿနာဉာဏ်ပဲရှိတယ်။ဘာဉာဏ်ပဲရှိတော့ဝိပဿနာဉာဏ်ကအဲ့ဒီဒုက္ခတွေကိုမွေးဖွားပေးမဲ့တဏှာဥပါဒံကိုတတ်တာကိုဟုတ်ပြီလားဦးဇင်းတို့ကဒီအနောင်နာကသရမရဏတောကပိဒီဝါကိုမလိုချင်ဘူးမလိုချင်တာပဲရှိတယ်ဘယ်လိုမလိုချင်အောင်လုပ်ရမှာလဲအဲ့သူ့ကိုမွေးဖွားပေးမဲ့တဏှာဥပါဒံတွေမဖြစ်အောင်ကိုကစူးစမ်းတဏှာဥပါဒံကဘယ်ပုံမှာဖြစ်တာလဲဖြစ်စေခန္ဓာပုံမှာဖြစ်တာဘယ်ပုံမှာဖြစ်တာလဲဟိုကကိုယ့်ရဲ့ဖြစ်စေခန္ဓာပုံမှာတွေ့တာမယ်ဒါမှမဟုတ်သူများရဲ့ခန္ဓာကိုတော့တွေ့တာမယ်ရှင်မြင်ဘဝသွားအားကြမယ်နတ်ဘဝသွားအားကြမယ်နတ်ခန္ဓာပုံမှာသွားဆွဲစမ်းမယ်ဟုတ်လားအဲ့ဒီလိုသူများဘဝတွေသွားဆွဲလန်းတယ်ဆိုတဏှာဥပါဒ်အဲ့ဆိုအဲ့လိုဘဝမျိုးရောက်အောင်လုပ်ခြင်းနဲ့တဏှာဥပါဒ်ကံမဘဝမလာဘူးလားဗျာလာပြီဆိုရင်အဲ့ဒီလိုဘုံဌာနဘဝမျိုးမရဘူးလားဒါဆိုရင်သင်္ခါရလောကဆိုလို့ခေါ်တဲ့ဒီပရိစ္ဆသမုပ္ပါဒ်ရုတ်တရက်ဏ္ဍတ်ရဲ့ဖြစ်စဉ်ကိုနားလည်ရင်ဩကာသလောကနဲ့တတ္တလောကကြီးတစ်ခုလုံးနားလည်လို့မရဘူးလားရလားရတယ်အဲ့ဒီသင်္ခါရလောကဆိုတယ်ပဲဘယ်မှာရှိတာလဲတတ္တဝါတိုင်းမှာမရှိဘူးလားရှိတာအဲ့တော့သူများတဏ္ဍာမှာရှိတာကိုကြည့်နေလဲဆိုတာကိုယ်တဏ္ဍာမှာရှိတဲ့ရုတ်တရက်ဏ္ဍကိုသဘောပေါက်ပြီးဆိုရင်32ဘုံမှာရှိတဲ့တတ္တဝါတွေရဲ့ခန္ဓာအကုန်လုံးသဘောမပေါက်ဘူးလားပေါက်လားပေါက်တယ်အဲ့တရားရှာတော့နောက်ဆုံးဘယ်မှာတွေ့ရောခန္ဓာကိုယ်မှာတွေ့ကျုပ်လည်းနိုင်ရည်လည်းမကြည့်ရော ဒီနာရဟွာဖြစ်ပြီးသားလားမဟုတ်နာရနာရပြောင်းပြီးသားလားအေးဟုတ်ပြီဟုတ်ပြီဒါကြတော့ဒါကြနေဖုန်းရတရားရှိအောင်လို့ဖြစ်နေမှာနော်အဲ့တော့ဦးဇင်းတို့ဒီအဲ့တော့ပြန်ပြီးတော့တုံးတက်လိုက်တဲ့အခါနော်32ပုံကိုပြန်ပြီးတော့အဲ့ဒီလိုမျိုးကြည့်လိုက်တဲ့အခါဘယ်ပုံမှာမှတရားမြတ်စွာဘုရားကမစင်ဆိုတာကျင်ကြီးကျင်ငယ်ဆိုတာနည်းတိညာတိမဟုနည်းနည်းလေးပဲဖြစ်ဖြစ်မကောင်းတာမကောင်းတာပဲနာနာနာနာပဲများမှမဟုတ်ဘူးနည်းတာလည်းဒီတိုင်းပဲတဲ့အဲ့တော့မြတ်စွာဘုရားကဘဝတွေကမစင်တဲ့အတူတူပဲတဲ့ဘလောက်ချမ်းသာတယ်ပဲပြောပြောဘလောက်အသက်ရှိတယ်ပဲပြောပြောမြင်မာတွေပဲပြောပြောဘယ်ခန္ဓာပဲဖြစ်ဖြစ်နောက်ဆုံးအဆုံးသတ်ထားတာကဘာနဲ့ဘာနဲ့နော်ဇရာနဲ့မရဏနဲ့အဆုံးသတ်ထားတာဘာနဲ့အဆုံးသတ်တာတော့ပင်တဲ့သမုဒ္ဒရာကြီးဘယ်တော့ပဲကြည်ကြည်အနာတတ်တော့ကန့်ဆက်ဆိုတာမရှိဘူးလားဘဝတွေကိုဘာနဲ့ဘောင်ခတ်ထားတာလဲဆိုရင်ဇရာမရဏနဲ့ဘောင်ခတ်ထားတာအဲ့တော့ဇရာမရဏနဲ့ဘောင်ခတ်ထားတဲ့ဘဝတွေဟာမိမိတို့ကိုလက်ဆောင်ပေးရင်နောက်ကဘာတွေပဲလက်ဆောင်ပေးမှာတော့ဒုက္ခပရိဒေဝတွေပဲလက်ဆောင်ပေးမှာပေါ့ချမ်းသာတွေပေးရရှိပါမလားနော်အဲ့ဒီလိုမျိုးပစ္စုပန်ခန္ဓာပေါ်မှာအခြေခံပြီးနောင်ရတဲ့ခန္ဓာတွေဆိုတယ်ပဲဒီတိုင်းပဲလို့မြင်ရင်ပစ္စုပန်ရုတ်တရက်နန္ဒတ်ဒီပုံမှာဆွဲလန်းတဲ့တဏှာဥပါဒံတွေကိုမလျှော့နိုင်ဘူးလားလျှော့နိုင်လားအဲ့တော့အဲကြောင့်အဲကြောင့်ဝတ်လဲနေတဲ့တန်တရာဝတ်ဒုက္ခကိုညီးငွေ့အောင်ဟောနိုင်မှာဓမ္မကတိကအစ်စ်တဲ့တရားကြီးအဲ့တော့ဝတ်ထဲမှာလဲကျင်တဲ့စိတ်ပေါ်အောင်ဟောရင်ဓမ္မကတိကမဟုတ်သေးဘူးလေအဲ့တော့ဦးဇင်းတို့ကတည်းဒီမှာသင်တန်းပေးပြီဆိုရင်ဒါတွေကြီးပဲအဲ့တော့ဟောတဲ့ပုဂ္ဂိုလ်ကညီးငွေ့ပြီလားလို့တရားကြီးမေးစင်နေတာမကောင်းဘူးလားအဲနော်မငင်းွေသေးလို့လဲနေတာပေါ့ဗျာနော်ဒါကြောင့်ငင်းွေတဲ့ဓာတ်လေးတွေပါအောင်တော့စူးစမ်းနေရတာပေါ့နော်အဲ့တော့အခုဦးဇင်းတို့ဓမ္မသင်္นานမှာခေါ်ကြတယ်နားကြတယ်ဆိုတာဒီလိုတခါတလေလေးဉာဏ်ပြီးတောက်ထားတဲ့တခါတလေလေးအမြင်မှန်လက်ခံထားတဲ့အသိဉာဏ်တွေဟာပါရမီဖြစ်ပါတယ်ပါရမီမျိုးစေ့ကိုဖြစ်စေပါတယ်နော်အဲ့တော့မိမိတို့မှာလုံလောက်တဲ့အကြောင်းရှိတို့ဒီဘဝမှာလည်းပဲဉာဏ်တို့ဉာဏ်ပြတွေ့သွားနိုင်သလိုကို့မှာပါရမီနှုတ်သေးလို့မတွေ့နိုင်သေးဘူးဆိုရင်တော့မှဖရာရန်တာစတဲ့ပုံကိုယ်တွေနဲ့တွေ့လိုက်တဲ့အခါသူတို့ချက်ချင်းခေါ်လိုက်တာနဲ့တန်အသိဉာဏ်ပေါ်ခြင်းဆိုတဲ့အကျိုးတရားဒါကိုပါရမီလို့ခေါ်တယ်ဘာလို့ခေါ်လဲပါရမီဒါကြောင့်ဦးဇင်းတို့တရားကြီးတွေကမာကြီးတွေအာမရော့နဲ့အခုလိုတထိုင်နဲ့သင်တန်းတက်နေလေအတွင်းလေးမှာတမနစ်လောက်တစ်စက္ကန့်လောက်သဘောလေးပေါက်တော့ဉာဏ်မီးလေးလက်ထိုင်ကိုပဲအဲ့ဒါကပါရမီမျိုးစေ့ဖြစ်ပါလေ။ဘာဖြစ်ပါလဲ?ဖြစ်ပါလေ။เนาะဒါကြောင့်အဲ့တော့ဦးဇင်းတို့ကြည့်မယ်။အဲ့တော့ပြန်ကြည့်လိုက်တဲ့အခါအတိတ်အကြောင်းပစ္စုပန်အကျိုးပစ္စုပန်အကြောင်းအနာဂတ်အကျိုးအကြောင်းကျိုးဆက်မနေဘူးလား?ဆက်နေတဲ့အတွက်ကြောင့်တတရဒိဋ္ဌိအုတ်စိရာဒိဋ္ဌိအစွန်းနှစ်ပါးလွတ်မသွားဘူးလား?เนาะအဲ့ဒီလိုဒါကြောင့်မိုးဘုရားဘုရားကြီးများကတရားအမထုတ်ခင်တက္ကရာဒိဋ္ဌိအရင်ခွာဆိုတာအဲ့ဒါကိုပြောတာပေါ့ဟုတ်ပြီလားဓမ္မတမတ္တနာညာကူးလို့ရမှာပေါ့အဲ့တော့ဥစဉ်ဉာဏ်ကုန်မှဆရာတော်တစ်ပါးပြောတာကြားဘူးလေမဟုတ်ဆရာတော်ကြီးခေါ်တဲ့တိုင်းလားအားထုတ်ရင်မင်းတို့အပေကြမှာတဲ့အဲ့ဒီလိုပြောတဲ့ပုဂ္ဂိုလ်လည်းပဲရှိသေးတယ်ဘာလို့ပြောသလဲဆိုတော့ဥစဉ်တော့နားမလည်ဘူးအဲ့တော့ဦးဇင်းတို့ကဒါသူ့ကိုအပြစ်ပြောတာမဟုတ်ဘူးဦးဇင်းတို့တက္ကသိုလ်ကမှပြီဆရာတော်ကြီးတွေခေါ်ထားတာတွေကတော့အတားတည်းကြည့်တယ်မာဒီဆရာတော်ကြီးခေါ်ထားတာကအကုန်ကောင်းတယ်ဝိပဿနာကျင့်တတိပဋ္ဌာန်ကျင့်စဉ်တိုင်းနော်အဲ့တော့ဦးဇင်းတို့တကယ်နားလေတဲ့ကျွမ်းကျင်တဲ့ဆရာတော်ကြီးတွေကမိုးကုတ်ဆရာတော်ကြီးကလူတွေကိုအိမ်ကနေရိတ်တာရောက်အောင်မောင်းထုတ်ပေးနိုင်စွမ်းရှိတယ်သူတရားနာလိုက်ရင်ချက်ချင်းပဲရိတ်တာပြေးကျင်တာနော်ရိတ်တာလည်းရောက်လာတဲ့ယောဂီတွေကိုတတိပဋ္ဌာန်မပြတ်အောင်မှန်နီးတင်ပြတာကမာစီတဲ့သူကမှန်နီးစိတ်စိတ်လေးတွေမှတ်တမ်းအောင်တင်ပြတယ်နိမိုးကုတ်ကတန်ဝေကရအောင်နော်ဒါကြောင့်မိမိတို့မှာတန်ဝေကမထင်သေးဘူးဆိုရင်မိုးကုတ်တရားနာဆရာတော်ကြီးတရားနာဆရာတော်ကြီးကတော့ကုချက်ချင်းကိုအားထုတ်ခြင်းအောင်နော်အသေးမဟုတ်ခင်ညာကဥအောင်လို့ဆိုပြီးမဟုတ်လားဒါကြောင့်အကျိုးရှိအောင်လို့နော်ဒါကြောင့်မိမိတို့ကတရားနာတဲ့အခါဒါကြောင့်ဦးဇင်းတို့ဆရာတော်ကြီးကသုံးမလေးရှိပါတယ်ပြားရည်လိုချင်တဲ့ပုံကဟာတဲ့ပြားရည်ရဖို့အဓိကပါပဲအပင်ရွေးချယ်နေတယ်တဲ့ကျက်စုပင်ရပဲရရတမပင်ရပဲရရမကြီးပင်ရပဲရရဘဲပင်ရပဲရရဘာရဖို့ပဲလို့ ဘယ်တင်မှာပဲဆွဲဆွဲအဲ့ဒီဆွဲတဲ့ကျက်စုပင်မှာဆွဲတဲ့ကြားကြီးကခါတယ်လို့ရှိပါမလားတမာပင်မှာဆွဲတဲ့ကြားကြီးကခါတယ်လို့ရှိပါမလားအဲ့တော့ဟောတဲ့ပုဂ္ဂိုလ်ကတရားဟုတ်ခြင်းမဟုတ်ခြင်းလားကိုယ်ဉာဏ်နဲ့ကြည့်ပေါ့နော်အဲ့တော့ကိုယ်လိုတဲ့ဓာတ်ကိုပဲစုပ်ယူပေါ့မလိုတဲ့ဓာတ်ကိုမယူနဲ့ပေါ့အပြစ်ပြောဖို့မဟုတ်ဘူးနော်ဦးဇင်းတို့ကဒါဆရာတော်ကြီးတွေလမ်းမှန်ကိုပြသွားတယ်ဆိုတာလေအဆုံးမရောက်စေချင်လို့ပါဘယ်ဘက်မှအဆုံးရောက်တာမကောင်းနော်ဒါကြောင့်ဟိုဘသူ့ကိုပါဘသူ့ကိုပါလို့ဝေဖန်နေတာတွေလည်းပဲမကောင်းဘူးအဲ့တော့ကိုယ်မှာမှန်ကန်တဲ့ဉာဏ်ရဖို့ဒါလေးတွေအာရုံပြည့်စုံချင်ပါလေအဲ့တော့ဦးဇင်းတို့ခုဒီသင်္ခါရူပပတ္တိတုံနဲ့ပရိစ္ဆသမုပ္ပါဒ်ဆက်ရက်ကိုပြန်ညှိအောင်အဲ့တော့ပရိစ္ဆသမုပ္ပါဒ်ဆက်ရက်မှာအတိတ်အကြောင်းကဝိဇာနဲ့သင်္ခါရပစ္စုပ္ပန်ဦးဇင်းတို့ရထားတာကဝိညာဉ်နာယုတာလယနာဖတ်တာဝေဒနာငါးမျိုးရထားတယ်ဒီဘုံမှာခြေခံပြီးတော့ဦးဇင်းတို့ကဝိပဿနာမရှိဘူးဆိုရင်ဒီဘုံမှာตายရတဲ့အပေါ်မှာအခြေခံပြီးတော့နောက်ထပ်တဏှာဥပါဒ်ကံမဘဝဆိုတဲ့ပိဿုပ္ပံအကြောင်းတရားသုံးခုမထူထောင်ဘူးလားဗျာထူထောင်ရင်နောင်နာကဇာတိသရမရဏမလာဘူးလားဒါဆိုရင်အဲ့ဒီအတိတ်ကနှစ်ခုပိဿုပ္ပံကငါပိဿုပ္ပံအကျိုးတရားငါခုပိဿုပ္ပံအကြောင်းတရားသုံးခုနောင်နာကမှာပေါ်တဲ့ဇာတိသရမရဏမှာဇာတိရတစ်ခုသရမရဏနှစ်ခုကိုတစ်ခုယူထားမယ်အဲ့ဒီအာပရိစ္ဆသမုပ္ပံအင်္ဂါ12ရလို့ခေါ်တယ်ပရိစ္ဆသမုပ္ပံအင်္ဂါဘယ်နှရတော့ဇရာနဲ့မရဏကိုတစ်ခုယူပေါ့နော်ပရိစ္ဆသမုပ္ပံအင်္ဂါဘယ်နှရတွေ့တာလဲစနေရတွေ့သွားပြီအဲ့ဒီမှာဦးဇင်းတို့တခါဝတ်သုံးပါးနဲ့ပြောကျင်တယ်ဝတ်ဆိုတာလည်တတ်တယ်ဆိုတော့ဗမာစကားမရှိဘူးလားဝတ်ဆိုတာဝတ်တဆိုတဲ့ပါဠိစကားလာတာတာတလင်းကျိတ်နှလုံးဆင့်အဲ့တော့နောက်ကတာတလင်းကျိတ်နှလုံးဖြုတ်ပြီးတော့အတလေးတက်လိုက်တယ်ဝတ်ဝတ်ဆိုတဲ့စကားဟာလဲတာကိုဝတ်လို့ခေါ်တယ်လဲနေတာကိုဘာလို့ခေါ်လဲအဲ့တော့ဦးဇင်းတို့ကြည့်ရှေ့ပိုင်းဆက်မှာစမယ်အောင်လုပ်တာဘသူကလုပ်ပြန်လဲအဝိဇ္ဇာအဝိဇ္ဇာအဝိဇ္ဇာကိုတရားကိုကောက်တော့မောဟစေတသိက်လို့ခေါ်တယ်။ဘာစေတသိက်လို့ခေါ်လဲ။မောဟဆိုတာကိလေသာ10ပါးထဲမှာပါတယ်။နောက်ပိုင်းတစုံသမုဒယသစ္စာနဲ့ဒုက္ခသစ္စာတစုံမရှိဘူးလား။အဲ့ဒါပိဿုပ္ပံမှာဥစဉ်တို့ထူထောင်လိုက်တဲ့အကြောင်းတရား၃ပါးတဏှာဥပါဒံကာမဘဝထဲမှာခေါင်းဆောင်တာဘာလို့လဲ။တဏှာပြီးတော့ဥပါဒံဟုတ်ပြီလား။တဏှာဆိုတာတရားကိုကောက်တော့လောဘစေတသိက်။ဥပါဒံကိုတရားကိုကောက်တော့လောဘနဲ့ဒိဋ္ဌိစေတသိက်။အဲ့ဒီလောဘဒိဋ္ဌိဆိုတာကိလေသာ10ပါးထဲမှာပါတယ်။ဒါကြောင့်ရှေ့ပိုင်းဆက်ရဲ့ခေါင်းဆောင်ဖြစ်တဲ့အဝိဇ္ဇာဟာလည်းကိလေသာမို့လို့ तू ကလဲစီတာမို့လို့သူ့ကိုလည်းကိလေသာပေါ့ तू ကလဲအောင်သင်္ခါရကိုဖန်တီးပြီးသင်္ခါရကဝိညာဉ်ဖန်တီးပေးလိုက်တယ်ဆိုတော့လဲစီတဲ့သဘောတရားရှိတော့ကိလေသာပေါ့ဒီနောက်ပိုင်းဆက်မှာတဏှာနဲ့ဥပါဒါလည်းပဲနောက်ကကာမဘဝမူဖားပြီးနောက်ကဇာတိရာမရဏဟိုဘက်မူဖားပြီးလဲစီတာမို့လို့နောက်ပိုင်းဆက်ရဲ့တဏှာဥပါဒါကိုလည်းပဲကိလေသာ10ပါးထဲမှာပါတဲ့လဲစီတဲ့သဘောတရားမို့လို့သူ့ကိုလည်းဘာလို့လို့ခေါ်လို့ကိလေသာကိုအဲ့တော့ကိလေသာကိုဆိုတာအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒရဲ့ဒီသုံးမျိုးဘာကိုလို့ခေါ်လဲအဲ့ဒီကိလေသာကိုရှိပြီဆိုရင်အဝိဇ္ဇာဆိုတဲ့ကိလေသာကိုရှိပြီဆိုရင်နောက်ကသင်္ခါရဆိုတဲ့စေရနာကမ္မကိုမလာဘူးလားဒီနောက်ပိုင်းဆက်မှာတဏှာဥပါဒံဆိုတဲ့ကိလေသာကိုရှိပြီဆိုရင်နောက်ကကမ္မဘဝဆိုတဲ့ကံသင်္ခါရကံစေရနာမလာဘူးလားဗျာအဲ့တော့ဒီသင်္ခါရဆိုတယ်ကံစေရနာနောက်ကကမ္မဘဝဆိုတယ်ကံစေရနာအဲ့ကံစေနာအမိရတဲ့သင်္ခါရနဲ့ကမ္မဘဝကိုကမ္မဝတ်လို့ခေါ်တယ်။ဘာဝတ်လို့ခေါ်လဲ။အဲ့တော့ဆိုတာကကိလေသာဝတ်ရှိပြီဆိုရင်ဘာဝတ်လာလဲ။ကမ္မဝတ်လာတယ်။ဘာဝတ်လာလဲ။ကမ္မဝတ်လာပြီဆိုရင်ရှေ့ပိုင်းဆက်သင်္ခါရကမ္မဝတ်ရှိရင်နောက်ကဝိညာဉ်နဲ့သတ္တနဲ့ဖတ်တာဝိညာဉ်ဆိုပြစ္ဆုတ်ပံဘဝမပေါ်ဘူးလား။နောင်နာကတဏှာဥပါဒံပုံမှန်ခြေခံပြီးတော့ကမ္မဘဝထူထောင်ထားရင်ဟိုဘက်မှာဇာတိဇာမရဏမလာဘူးလား။လာတယ်ဆိုတော့အဲ့ဒီကမ္မဝတ်ကဖန်တီးပေးလိုက်တဲ့ဟိုဘက်ကနော်ဝိညာဉ်နဲ့သတ္တနဲ့ဖတ်တာဝေဒနာဆိုတာလည်းဖြစ်တည်ပြက်နောက်ကဇာတိဇာမရဏဆိုတာလည်းဖြစ်တည်ပြက်ဆိုတဲ့ဖြစ်စဉ်နဲ့မလွဲတဲ့အတွက်ကြောင့်အဲ့ဒီဟာတွေကအကျိုးတရားတွေနဲ့ပေါ်လာတာမို့လို့ဝိပါကဝတ်လို့ခေါ်တယ်ဘာဝတ်လို့ခေါ်လို့အဲ့တော့ဝိညာဉ်နဲ့သတ္တနဲ့ဖတ်တာဝေဒနာဒီ၅မျိုးရဲ့နောက်ကဇာတိဇာမရဏနော်ဒီဟာရဲ့ဒီနှစ်ခုပေါင်းကိုဦးဇင်းတို့ဝိပါကဝတ်အဲ့တော့ဒီတိုင်းကြည့်ရင်ခုနှစ်ခုအဲ့မှာဘဝထဲမှာဦးဇင်းတို့နှစ်ပိုင်းယူရပါတယ်ဦးဇင်းတို့ဒီနေရာမှာအကြံပြင်းပြောထားလို့ကမ္မဘဝနဲ့ဥပပတ္တိဘဝဆိုတာဥပပတ္တိဘဝဆိုတာအကျိုးတရားပဲဒါကြောင့်အဲ့ဒီဇာတိသာမရဏနဲ့အဲ့ဒီထဲမှာဥပပတ္တိဘဝဆိုတာထည့်လိုက်ရင်ရှေ့ကဝိညာဉ်နဲ့သတ္တနဲ့ဖတ်တာဝိညာဉ်နောက်ကအဲ့ဒီဘဝမှာကံစေရနာဆိုတဲ့ကမ္မဘဝနဲ့ဝိပက်လို့ခေါ်တဲ့ဥပပတ္တိဘဝနဲ့ခွဲယူလိုက်လို့ဘဝမှာဥပပတ္တိဘဝဆိုတဲ့ဝိပက်ရဲ့နောက်ကဇာတိသာမရဏရဲ့၃ခုရဲ့ဒီဘက်က၅ခု၈ခုကိုဝိပါကကိုလို့ခေါ်တယ်ဘာလို့လို့ခေါ်လို့အဲ့တော့ကမ္မကိလေသာဝုက3ပါးကမ္မဝုကသင်္ခါရနဲ့ကမ္မဘဝ2ပါးဝိပါကဝုက7ပါးဟုတ်ပြီလားအဲ့တော့ကြည့်ဒီညမှာဝုကဘယ်လိုဆက်ဆက်မလဲကိလေသာဝုရှိပြီဆိုရင်ဘာဝုလာမလဲကမ္မဝုရှိပြီဆိုရင်ဝိပါကဝု ဲ့ကြောင့်ဝတ်မှာအမြဲတဲ့ဘာလို့အဲ့တော့ဥစဉ်တို့ကံသင်္ခါရထူထောင်ပြီဆိုရင်တော့ကဝိပါကကိုမလာပါနဲ့လို့တားလို့ရတယ်မရဘူးဒီကံသင်္ခါရကဝိပါကကိုမွေးဖွားပေးနေတာကရှက်အဝိဇ္ဇာတဏ္ဏဆိုတဲ့ကိလေသာကိုရှိလို့ဘာလို့ရှိလို့ဒါဆိုရင်ဥစဉ်တို့ဖျားယမ်းတာတွေကြတော့အဝိဇ္ဇာနဲ့တဏ္ဏလို့ခေါ်တဲ့ကိလေသာဝိမျက်ကိုအပြတ်ဖြုတ်လိုက်နိုင်တော့သူတို့မှာကံမကံသင်္ခါရတွေထူထောင်ပေမဲ့သူတို့ရဲ့ကံသင်္ခါရတွေကဝိပါကကိုမမွေးဖွားပေးဘူးဒါကြောင့်သူတို့မှာနောက်ထပ်ခန္ဓာမလာဘူးခန္ဓာမလာတဲ့အတွက်ခန္ဓာနဲ့ဆက်ဆက်နေတဲ့ဒုက္ခအကုန်မငြိမ်းဘူးလားငြိမ်းလားအဲ့ဒီအငြိမ်းတတ်သည်និရောဓသစ္စာဘာသစ္စာလဲအဲ့និရောဓသစ္စာလဲဒီခန္ဓာကိုယ်မှာပဲပေါ်လာပဲဘယ်မှာပေါ်လာလို့ခန္ဓာကိုယ်မှာပဲပေါ်လာပဲနိဗ္ဗာန်ဆိုတိုင်းတည်မဟုတ်ဘူးဘုံဌာနမဟုတ်ဘူးအတ္တကတ္တဓာတ်တဘာဝဦးဇင်းတို့ဥပမာပေးတစ်တော်ကြီးတစ်ခုကိုရှင်းတဲ့အခါမှာကွက်လက်ကြီးတစ်ခုပေါ်မလာဘူးလားအဥစဉ်တို့လုံနိုင်တာကတစ်ပင်တွေလိုက်ခုတ်ဖို့ပဲတစ်ပင်တွေခုတ်လိုက်တာနဲ့ကွက်လက်ဆိုတာလုံးလုံးမဖြစ်ဘူးလားဖြစ်လားကွက်လက်ကိုတမင်တက်တက်လှုပ်တာဟုတ်ရဲ့လားဥစဉ်တို့လှုပ်တာကဘာလို့ပဲလှုပ်တာလဲတစ်ပင်ခုတ်တာပဲအဲ့တော့ပေါ်လာတဲ့ကွက်လက်ကအကြောင်းမရှိဘူးအကြောင်းမရှိတဲ့အတွက်အဖြစ်မရှိတဲ့အတွက်အပြည့်လည်းမရှိဘူးသူ့မှာအဖြစ်မှမရှိတာအဖြစ်ချင်းမရှိလို့ပြက်ချင်းလည်းမရှိဘူးဒီသဘောဒါကြောင့်အဲ့ဒီတဘောကအငြိမ့်တဘောကအမြဲတမ်းရှိနေတာတန်တိဒုက္ခပဲခေါ်တယ်။နော်။ဒါကြောင့်ဏိရောဓသစ္စာနိဗ္ဗာန်ဆိုတာကရောင်ဝါးဝါးမဟုတ်ဘူးတချို့အင်တာနက်မှာရှောက်ရေးထားတယ်ဗုဒ္ဓဘာသာစိတ်ကူးရင်တွေပါ။နိဗ္ဗာန်ဆိုတာဘယ်စီမှနေမှလည်းမသိဘာမှလည်းမသိ။သူမှမတွေ့တာကိုဟုတ်ပြီလား။နော်။ဒီသမုဒယသစ္စာနဲ့ဒုက္ခသစ္စာတန်တိအစင်။ဥပမာဆိုတော့ဦးဇင်းတို့တရားကြီးတွေမှာကြီးတွေမီးပုံကြီးမီးလောင်နေတယ်လောင်စာတွေငိမ့်သွားရင်မီးရအလိုလိုငိမ့်မသွားဘူးလားလောင်စာတွေကုန်သွားရင်မီးမငိမ့်သွားဘူးလားအဲ့ဒီအငိမ့်တတ်သဘောမျိုးပဲဒီဖြစ်ချင်းပြက်ချင်းဆိုတဲ့ရုပ်တ္တဏ္ဍတ်တွေအပြည့်တိုင်ကိလေသာကိုချုပ်တဲ့အတွက်ကြောင့်ကမ္မဝကဝိပါကဝကိုမမွေးဖွားပြီးတော့ဝိပါကဝလို့ခေါ်တဲ့ခန္ဓာအစဉ်တွေချုပ်ငိမ့်သွားခြင်းဒီပင်လျင်အငိမ့်တတ်ဏိရောဓသစ္စာဒီဟာငိမ့်သွားပြီဆိုရင်နောက်ကတောကပရိဒီပါဒုက္ခဒေါမနတာဥပါဒါတွေလာပါဆိုလို့လာပါဦးမလားဒါပေမဲ့ပုထုဇဉ်မျက်စိနဲ့ကြည့်ရင်ဘယ်လိုမှလက်ခံနိုင်စရာမရှိနေဘူးလေပုထုဇဉ်ဆိုတော့ပြောချင်တာကိုဗျခန္ဓာရှိမှပြောလို့ရတာဆိုတော့ခန္ဓာကိုပဲတောင်းတနေတာဒါပေမဲ့အဲ့ဒီခန္ဓာနဲ့ဆက်ဆက်နေတဲ့ဒုက္ခတွေကမမြင်အောင်ကဘယ်သူကဖုံးထားပြီလို့တဏ္ဍာအဝိဇ္ဇာနဲ့တဏ္ဍာကဖုံးထားပြီလေဘာနဲ့ဘာဖုံးထားပြီလဲအဲ့တော့ဦးဇင်းတို့ပုထုဇဉ်ရဲ့အမြင်ကြတော့ကိုယ်ထဲမှာပဲလဲကျင်တာဟုတ်ပြီလားဘာလို့ခန္ဓာနဲ့မှပြောလို့ရတယ်လို့အဲ့ဒီလိုမြင်ထားတာကိုကိုတိတဲ့အပြောကနည်းနည်းလေးပဲတိတာဟုတ်။နော်ခန္ဓာမရှိဘဲနဲ့ပျော်လို့ရတယ်ဆိုတော့အငြိမ့်တတ်တဘာဝဒိဋ္ဌတဘာဝကိုနားမလဲတော့ကိုရထားတဲ့ဒုက္ခကိုပဲအကောင်းဆုံးထင်တာပေါ့နော်။အဲ့တော့ဥစဉ်တို့ဒီမှာဝတ်သုံးပါဝတ်ဗဏ္ဍမတို့အဲ့တော့ကာမဝတ်ရှိပြီဆိုရင်ဟောကိလေသာဝတ်ရှိပြီဆိုရင်ဘာဝတ်လာလဲဗျာ။ကာမဝတ်လာကာမဝတ်လာပြီဆိုရင်ဝိပါကဝတ်လို့ခေါ်တယ်ဒုက္ခသစ္စာမလာဘူးလားဗျာ။အေးအဲ့တော့ကြည့်တော့အတိတ်ကာလပစ္စုပန်ကာလအနာဂတ်ကာလကာလအနေနဲ့ဆိုရင်ဗဏ္ဍမသုံးပါအဲ့တော့အစအနေနဲ့ဆိုလည်းပဲမြင်အောင်ကြည့်လိုက်တော့အတိတ်ကသင်္ခါရကြောင့်ပစ္စုပန်ပဋိသင်္ဍေဝိညာဉ်ပေါ်လာတစ်သက်မတွေ့ဘူးလားဗျာတခါပစ္စုပန်မှာဦးဇင်းတို့နော်ဒီဝေဒနာတွေပေါ်လာတဲ့အခါဝိပဿနာမရှုလိုက်နိုင်ဘူးဆိုရင်ဝေဒနာတွေတဏှာကိုမကူးလားအဲ့ဒီမှာတစ်သက်မတွေ့ဘူးလားဗျာပစ္စုပန်အကျိုးနဲ့ပစ္စုပန်အကြောင်းတစ်သက်သွားတွေ့တာအဲ့ဒီမှာအကြောင်းတရားကိုဖန်တီးလိုက်တယ်ဆိုတော့သုံးမြင်လိုက်ပြီတခါတဏှာဥပါဒံအခြေခံပြီးတော့နောက်တော့ကမ္မဘဝဆိုတဲ့ကံသင်္ခါရလို့တော့ဟိုဘက်အနာဂတ်ဇာတိဆိုတာမလာဘူးလားဗျာအဲ့တော့ကမ္မဘဝနဲ့ဇာတိတစ်သက်မတွေ့ဘူးလားအဲ့တော့အတိတ်ပစ္စုပန်အနာဂတ်ဟာတစ်ခုစီဒါပေမဲ့အကြောင်းအကျိုးအနေနဲ့မဆက်ဘူးလားဆက်လားတစ်ခုစီလည်းဖြစ်တယ်အကြောင်းအကျိုးဆက်တယ်အဲ့တော့သတ္တရဒိဋ္ဌိဩဇရာဒိဋ္ဌိအစောနှစ်ပါးမလွတ်ဘူးလားနော်ဒီသတ္တရဒိဋ္ဌိဩဇရာနှစ်ဒီနှစ်ပါးကန့်ညိနေရင်အနတ္တရှာလို့မတွေ့ဘူးအနတ္တရှာလို့မတွေ့ရင်အနိစ္စเนี่ยทุกข์มันไม่เห็นได้หรอกเว้ยอ้อมไม่ได้หรอกหอบดีล่ะเออแล้วอุเซนโนจิเปลี่ยนพี่แล้วต้องตัดไล่ได้กะถ้าถ้าဆိုရင်အလှွာဘယ်နှလွာတွေ့တာဆိုอดีตကအကြောင်းတရားတလွာမတွေ့ဘူးล่ะပစ္စုပန်အကျိုးတရားတလွာမတွေ့ဘူးล่ะပစ္စုပန်အကြောင်းတလွာမတွေ့ဘူးล่ะအနာကအကျိုးတလွာမတွေ့ဘူးล่ะဘယ်နှလွာရှိလဲ4လွာ43လွာဘယ်နှဆက်4လွာလို့အတိတ်အကြောင်းနဲ့ပစ္စုပန်အကျိုးတစ်ဆက်ပစ္စုပန်အကျိုးနဲ့ပစ္စုပန်အကြောင်းတစ်ဆက်ပစ္စုပန်အကြောင်းနဲ့အနာကအကျိုးတစ်ဆက်အဆက်ဘယ်နှဆက်တွေ့လဲအဆက်3ဆက်အလွှာ4လွှာအဲ့တော့အလွှာ4လွှာမှာလည်းပဲတခါ120တဲ့အဲ120ဆိုတာဘာပြောတာလဲဆိုတော့ ဲ့တော့အတိတ်ကအဝိဇ္ဇာသင်္ခါရဆိုတာလည်းပဲဝိညာဉ်နဲ့ယောတနာဖတ်တာဝေဒနာပေါ်မှာခြေခံပြီးအဝိဇ္ဇာသင်္ခါရဖြစ်လာကြရတာနော်အဲ့တော့အဲ့ဒီမှာစဉ်းစားရမှာကအဝိဇ္ဇာဆိုတဲ့နော်ကိလေသာကိုရှိပြီဆိုရင်မောဟဆိုတဲ့ကိလေသာကိုရှိပြီဆိုရင်တဏှာဥပါဒံဆိုတဲ့ကိလေသာကတွဲရအများကြီးပါတယ်အဲ့တော့အတိတ်ကအဝိဇ္ဇာလို့ပြောလိုက်တော့လည်းပဲအဲ့ဒီအဝိဇ္ဇာနဲ့တွဲတယ်တဏှာဥပါဒံကပါပြီးသားအတိတ်ကကံသင်္ခါရကိုစေရနာလို့မကောက်ဘူးလားဗျာအဲကံသင်္ခါရပြောရင်ဒီကပစ္စုပန်ကမ္မဘဝလည်းပဲစေရနာပဲယူရတာဆိုတရားကိုမတူဘူးလားဗျာအဲ့တော့အတိတ်ကအဝိဇ္ဇာသင်္ခါရလို့အချင်းချုပ်ပြောတော်လဲတယ်အဲ့ဒီအဝိဇ္ဇာနောက်မှာတဏှာဥပါဒါရှိတယ်အဝိဇ္ဇာအောက်မှာဘာရှိလဲသင်္ခါရအောက်မှာဘာဘဝရှိလဲကမ္မဘဝအဲ့တော့အတိတ်အကြောင်းကအဝိဇ္ဇာသင်္ခါရလို့ဘုရားကနှစ်မျိုးတည်းပြောတော်လဲတယ်အဲ့ဒီအောက်မှာနောက်ကမှတရားကိုတူတဲ့ဓာတ်တဘာဝ၃ခုရှိနေတယ်ဒါကြောင့်အတိတ်အကြောင်းချင်းကဘယ်နှမျိုးဖြစ်သွားလဲ၅မျိုးအဝိဇ္ဇာသင်္ခါရနောက်ကွယ်မှာမြုပ်နေတာကတဏှာရဲ့ဥပါဒံရဲ့ကာမဘဝရဲ့အဲ့တော့နှစ်ခုပေါင်းလိုက်တော့၅မျိုးအဲ့ဒါအတိတ်အကြောင်းချင်းကဘယ်နှပါးလို့အဲ့တော့ပိဿုပံအကျိုးတရားနေနဲ့ပေါ်တဲ့ဝိညာဉ်နဲ့သတ္တနာဖတ်တာဝိညာဉ်၅မျိုးကတော့ထင်ရှားပြီဒါကပိဿုပံမှာအကြောင်းကိုပြထားတာကတဏှာဥပါဒံကာမဘဝဘယ်နှခုပဲပြထားတော့၃ခုဒါပေမဲ့တဏှာဥပါဒံဆိုတဲ့ကိလေသာဟုတ်ကိုယူရင်ဒီတဏှာဥပါဒံဖြစ်တယ်ဆိုတာမောဟနဲ့ကင်းလို့ရရဲ့လားအဲ့တော့အဝိဇ္ဇာဆိုတဲ့နောက်ခံနောက်ွယ်မှာအဝိဇ္ဇာမပါဘူးလားပါလားကမ္မဘဝလို့ခေါ်တဲ့ကံစေနာရှိပြီဆိုရင်ဒီကမ္မဘဝဆိုစေနာဒီပြင်တဲ့သင်္ခါရဆိုတဲ့အမိရောနောင်ဘဝကနေပြန်ထောက်လိုက်တဲ့အခါသင်္ခါရဆိုတဲ့အမိမရပြန်ဘူးလားဗျာအဲ့တော့တဏှာဥပါဒံကမ္မဘဝလို့ပိဿုပံအကြောင်းတရား၃ပါးပြောထားစေကမူနောက်ွယ်မှာရှိနေတာကအဝိဇ္ဇာရဲ့သင်္ခါရရဲ့ရှိနေတာဆိုတော့ပိဿုပံအကြောင်းတရားကိုလည်းပဲဗန္ဓမျိုးလို့ပဲပြောလို့ရတယ်၅မျိုးနော်အဲ့တော့အတိတ်အကြောင်းချင်းရ5မျိုးပိဿုပံအကျိုးချင်းရ5မျိုးပိဿုပံအကြောင်းချင်းရ5မျိုးနောက်အနာဂတ်ကိုဒီမှာဇာတိသရမရဏ2မျိုးပဲပြောထားတယ်ဇာတိရဲ့သရမရဏရဲ့ဇာတိဆိုတာဖြစ်ခြင်းသရဆိုတာရင့်ရောခြင်းမရဏဆိုတာပျက်စီးခြင်းဘာတွေရဲ့ဖြစ်ခြင်းရင့်ရောခြင်းပျက်စီးခြင်းလဲဝိညာဉ်နာယောတာရဏဖတ်တဝိညာဉ်ဇာတိဆိုတော့မွေးဖွားတယ်ဆိုတဲ့ပဋိသင်္ဍေစိတ်ဝိညာဉ်မပါဘူးလားပါလားပဋိသင်္ဍေစိတ်ဝိညာဉ်ရှိပြီဆိုရင်နာယုတ်မဖြစ်ဘူးလားဖြစ်လားနာယုတ်ဖြစ်ပြီဆိုရင်တလာရဏမဖြစ်ဘူးလားဖြစ်လားတလာရဏဖြစ်ရင်ဖတ်တာမဖြစ်ဘူးလားဖြစ်လားဖတ်တာလာရင်ဝေဒနာလာတယ်အဲ့တော့ဝိညာဉ်နာယုတ်တလာဖတ်တာဝေဒနာဒီ၅မျိုးတွေမှလည်းပဲဖြစ်ချင်းရင့်ရောချင်းပျက်စီးချင်းဆိုတဲ့လက္ခဏာကြီး၃ချက်နဲ့ကင်းလို့ရရတာအဲ့တော့ဇာတိဆိုတာမရဏလို့ပြောလိုက်ရင်သူ့ရဲ့အောက်မှာဘာတွေသွားတွေ့ရမလဲဝိညာဉ်နာယုတ်တလာရဏဖတ်တာဝေဒနာဘယ်နှမျိုးကိုသွားတွေ့ရမှာလဲ၅မျိုးအဲ့တော့အနာဂတ်အကျိုးချင်းကဘယ်နှပါးရှိတယ်အဲ့တော့အတိတ်အဲ့တော့အလွာလေးခုမှာအတိတ်အကြောင်းအလွာမှာရှိနေတာလေ၅ပါးပိဿုပံအကျိုးချင်းရအလွာမှာရှိနေတယ်၅ပါးပိဿုပံအကြောင်းချင်းရအလွာမှာရှိနေတယ်၅ပါးအနာဂတ်အကျိုးချင်းရမှာရှိနေတယ်၅ပါးအဲ့တော့အချင်းရဘယ်လောက်လဲ20အဲ့တော့ဒီပဋိစ္စသမုပ္ပတ်နဲ့ခန္ဓာနဲ့တရားအထုတ်တဲ့အခါလည်းဘာဆိုင်တယ်လဲပြန်ဆက်ဆက်ကြည့်အောင်အဲ့တော့ဦးဇင်းတို့တခါတည်းကမှဒီတရားအထုတ်တဲ့အခါမိမိခန္ဓာကိုညံဆက်လိုက်ရင်တမာတိရတဲ့အခါညံဆက်လိုက်ရင်တချို့မျက်စိတက်တွေ့မယ်တချို့နားတက်တွေ့မယ်မျက်စိနားနာရှာကိုစိတ်လွတ်လွတ်ရရလားမှတ်เสียပေါ်တဲ့အခါနော်မျက်စိယုတ်အကြည့်တက်ကိုသွားမှတ်လို့လည်းရတယ်နားကြည့်ယုတ်ကိုမှတ်လို့လည်းရတယ်နှာခေါင်းကြည့်ယုတ်ရှာကြည့်ယုတ်ကိုယ်ကြည့်ယုတ်နော်နှလုံးသွေးကြည့်ယုတ်အဲ့ဒီချိန်မှာအကျယ်ဆုံးကကိုယ်ကြည့်ယုတ်ဘာယုတ်လဲယောဂီတို့မှတ်နေခြင်းဒီကိုယ်ကြည့်ယုတ်ပုံမှာခြေခံပြီးမှတ်နေခြင်းပဲဒါကြောင့်ဦးဇင်းတို့တံမောကဝိနောဒနီမှာပြောထားတာကတရားရှုမှတ်တဲ့အခါကိုယ်အကြည့်တတ်နေတာအကျယ်ဆုံးပဲအဲ့ဒီကိုယ်အကြည့်တတ်နေမှာအကျယ်ဆုံးနေရာကနေဦးဇင်းတို့ဝိပဿနာဉာဏ်ကိုဖမ်းရတာအဲ့ကိုယ်အကြည့်တတ်ဆိုတာဦးဇင်းတို့ဝိညာဉ်နဲ့သတ္တလာယနာထဲမှာသတ္တလာယနာထဲမှာမပါဘူးလားအဲ့တော့ကိုယ်အကြည့်တတ်ဟာသတ္တလာယနာအာရဏ6မျိုးထဲမှာကိုယ်အကြည့်တတ်ကပါနေတယ်ဘာပါနေမပါဘူးလားအဲ့ဒါပဋိစ္စသမုပ္ပါဒ်ဆက်ရနေကြည့်ဒီကိုကြည်တတ်ကိုမိမိကအကြောင်းမရှာတတ်ရင်တကိုးရှင်ကဖန်ဆင်းထားတာလို့ကိုကသူများယုံတဲ့အတိုင်းလက်ယုံနေပြီဆိုရင်ကို့မှာကြည်သွားပြီအကြောင်းကျိုးမဆက်ဆက်တတ်တော့မဆက်ဆက်တတ်တော့ရင်ငါအတိတ်ကငါပဲလားအခုလည်းငါပဲလားနောင်နာကငါပဲဖြစ်မှာလားဘာလဲတန်တရားတွေမလားဘူးလားအဲ့တော့ဒီပဋိစ္စသမုပ္ပါဒ်ကပြောထားတာဩဘုရားကအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယတလာယတနာလို့ပြောထားတယ်။အဲ့တော့ငါ့မှာခုရနေတဲ့ကိုယ်အကြည့်တက်ကအကြောင်းမဲ့တကောရှင်ကဖန်ဆင်းတာလည်းမဟုတ်ဘူး။အကြောင်းမဲ့ပေါ်လာတာလည်းမဟုတ်ဘူး။နာယုတ်ရှိလို့နာယုတ်ဆိုလည်းပဲပဋိသင်္ဍေဝိညာဉ်ရှိလို့ပဋိသင်္ဍေဝိညာဉ်ဆိုလည်းပဲငါအတိတ်ကကံနေလုတ်ခဲ့လို့အကြောင်းကျိုးကိုသွားတွေ့လို့မရဘူးလား။အ အဲ့ဒီလိုကြောင်းကျိုးဖြစ်စဉ်ကြည့်လိုက်တဲ့အခါအတိတ်ကြောင်းကျိုးဖြစ်စဉ်မှာလည်းပဲရုပ်တန်တန်တက်ပဲသွားတွေ့တာငါတို့ကယောက်ျားမိန်းမဆိုတဲ့ပြည့်ညက်ကိုသွားတွေ့ရလားပိဿုပ္ပံမှာလည်းပဲတကယ်အရှိတရားဒီရုပ်တန်တန်တက်နောင်နာကမှာရှိတယ်မှာလည်းပဲရုပ်တန်တန်တက်ပဲအဲ့တော့ဝိပဿနာရှုတယ်ဆိုတာပြည့်ညက်ပေါ်မှာရှုနေရတာမဟုတ်ဘူးပြည့်ညက်ကိုခွာပြီးတော့ပရမတ်မြင်အောင်ကြည့်နိုင်မှာအဲ့ဒီပရမတ်ထတရားတွေရဲ့မမြဲခြင်းသဘောတွေကိုသွားတွေ့မှဝိပဿနာဉာဏ်ဆိုတာဖြစ်တာအဲ့တော့ပရိသသမုပ္ပါဒ်ဆက်ရဟတ်နဲ့မိမိခန္ဓာနဲ့ဘယ်လိုသွားဆက်ဆက်နေတာလဲဆိုတာကိုအဲ့ဒီမှာသွားတွေ့ရမယ်။ခန္ဓာကိုယ်ကြည်တဲ့အာရဏဘယ်နေရာမှာရှိနေလဲပိဿုပ္ပံအကျိုးချင်းရမှာရှိနေတာ။ဘယ်ချင်းဘယ်နေရာမှာရှိနေရလဲပိဿုပ္ပံပိဿုပ္ပံအကျိုးချင်းရကအတိတ်ကအကြောင်းချင်းရဒုက္ခသမုဒယသစ္စာပေါ်မှာအခြေခံလာခဲ့တာသမုဒယသစ္စာကြောင့်ငါဒုက္ခသစ္စာဖြစ်နေတာ။ဒီလိုမျိုးအကြောင်းကျိုးဆက်ဆက်တတ်တယ်။အဲ့တော့ဦးဇင်းတို့တတ္တရဒိဋ္ဌိဥစ္စာဒိဋ္ဌိကိစ္စတော့ပေါ်သေးဟာအဲ့တော့တန်တရားဝစီကိစ္စမဖြစ်တော့ဘူးအတိတ်ခန္ဓာပေါ်မှာလည်းပဲဝစီကိစ္စမဖြစ်တော့ဘူးအနာဂတ်ခန္ဓာလည်းပဲဒီတိုင်းပဲဆိုတာစာတင်လို့သိတဲ့အသည့်နဲ့သိထားတဲ့အကူအညီကိုယူပြီးတော့ဉာဏ်ထဲမှာရှင်းနေတဲ့အတွက်ကြောင့်ပေါ်သေးဟာကိုတမာတိစိုက်နိုင်တယ်ပေါ်သေးရုပ်တဏ္ဍာကိုတမာတိစိုက်ပြီးတော့အဲ့ဒီပေါ်သေးရုပ်တဏ္ဍာရဲ့မမြဲတဲ့သဘောကိုအနိစ္စလက္ခဏာဒုက္ခလက္ခဏာနတ္တလက္ခဏာတမတ္တနာဉာဏ်နဲ့ကူပေးရတယ်ဒါကြောင့်ဟိုတော်ကတင်တဲ့တုတ်ကပိဿုပ္ပံမှာပေါ်နေတဲ့ဉာဏ်ရုပ်ထဲကဓာတ်ကြီးလေးပါသဘာဝကိုဖြစ်ချင်းပြက်ချင်းကိုမမြင်ဘူးဆိုရင်အပြင်မှာဖြစ်ပြက်နေတဲ့ဓာတ်ကြီးသဘာဝတွေရဲ့ပြက်ပုံတွေကိုကူညီယူပြီးတော့ပိဿုပ္ပံမှာပေါ်နေစေမိမိခန္ဓာကိုယ်ထဲမှာပေါ်နေစေဓာတ်သဘာဝတွေကိုတမတ္တနဉာဏ်နဲ့အနိစ္စအနိစ္စဒုက္ခဒုက္ခအနတ္တအနတ္တသုံးသပ်ပေးရတယ်ဉာဏ်မထင်သေးရင်တချို့ကစာရဲရတယ်သွားသုံးသပ်လို့မရဘူးလို့ပြောနေတာအဲ့ဒါတခြားပြီပဲတချို့ပါရမီပါလို့တမာရိယလို့ဉာဏ်သွားမြင်တဲ့ပုံကိုယ်ကြီးကျတော့တခါလေးဖြစ်ပြမြင်တာရှိပါတယ်တမသနဉာဏ်သိမလို့ဥရိယပြဉာဏ်တန်းသွားနိုင်တဲ့ပုံကိုယ်ကြီးရှိတယ်သူတို့ပြောတာကျတော့လည်းသူတို့ဉာဏ်အဆင့်နဲ့ပြောတယ်လို့မှတ်ဒါကြောင့်ကိုယ်ဉာဏ်အဆင့်ကအဲ့ဒီလိုဖြစ်ပြမမြင်သေးဘူးတမာရိထူထောင်နေရတော့ဆိုရင်ပေါ်တဲ့ဓာတ်ဘာဝကိုအဲ့ဒီပူလာအိဒအနေဆာအနေဆာအနေဆာဒုက္ခဒုက္ခဒုက္ခအတိကတ်ပေးရတယ်ကတ်ပေးပါများလို့ရှုပါများတဲ့အခါမှာတကယ်အဲ့ဒီလိုရှုပါများလို့တမာရိဉာဏ်နဲ့လုံလောက်စွာအားကောင်းလာပြီဆိုရင်ဖြစ်ချင်းပြက်ချင်းကိုမြင်လာတဲ့အခါအဲ့ဒီစာတင်ထားတဲ့အသည့်မလိုတော့ဘူးအဲ့ခါကျတော့အตาလေးစောင့်ကြည့်နေုံပဲတီဗီခန္ဓာပြင်မှာပေါ်နေတဲ့အယုတ်တွေကိုတတာလေးကြည့်နေသလိုပဲကိုယ်ခန္ဓာမှာပေါ်တဲ့ဓာတ်ကိုအตาလေးစောင့်ကြည့်နေအဲ့ခါကျတော့ဥတ္တရပြဉာဏ်ရောက်သွားပြီဆိုရင်ဉာဏ်ကဥဆောင်ခေါ်သွားတဲ့အတိုင်းအตาလေးကြည့်နေုံပဲကြည့်စရာတွေပေါ်မှာပေါ်ဒီခန္ဓာကိုယ်တစ်ခုလုံးမှာပေါ်ဓာတ်တဘာဝတွေပေါ်မှာပေါ်နေတာမဟုတ်ဘူးနော်ကြည့်စရာတွေပေါ်တယ်အဲ့ခါကျတော့သူ့ကြည့်ပါငါကြည့်ပါယုတ်တွေကအပြိုင်ခေါ်နေတာပဲကြည့်လို့တော့မလောက်နိုင်ဘူးတခါလေးအပြက်တွေအဖြစ်တွေအပြက်တွေဉာဏ်လုံးလို့နည်းနည်းတော့မှနော်ဟာခန္ဓာကိုယ်တော့ပျောက်သွားမလားလို့တော့ကြောက်စိတ်တွေပေါ်လာအောင်ပဲနော်တခါတော့ကိုအောင်စေးနော်အဲ့တော့ဆိုတာကအဲ့တော့ဘာပဲပြောပြောပရိစ္ဆသမုပ္ပါဒ်ဆက်ရဟဆိုတာခန္ဓာနဲ့ဆက်ဆက်လို့မရဘူးလားရလားအဲ့တော့ဦးဇင်းတို့ဒီသင်္ခါရုပပတ္တိတုတ်ကိုပြန်ပြီးတော့နေကုန်းချုပ်ကြဆိုဆိုလို့ရှိရင်32ပုံဖြစ်တည်မှုကပရိစ္ဆသမုပ္ပါဒ်ဆက်ရဟနဲ့ကင်းလို့ရရလားပရိစ္ဆသမုပ္ပါဒ်ဆက်ရနားလည်လိုက်ပြီဆိုရင်ယုတ်တဏ္ဍတ်ဆိုတဲ့သင်္ခါရလောကအကြောင်းမသိဘူးလားသိလားသင်္ခါရလောကအကြောင်းကိုနားလည်သွားပြီဆိုရင်တတ္တလောကနဲ့ဩကာတလောကစဉ်းစားနေကြရကုန်မလို့တော့တတ္တလောကသင်္ခါရလောကအကြောင်းတတ္တလောကနဲ့ဩကာတလောကဤအကြောင်းစဉ်းစားခြင်းယုတ်တဏ္ဍတ်တွေနားလည်အောင်လို့သင်္ခါရလောကကိုနားလည်အောင်လို့သင်္ခါရလောကလို့ခေါ်တဲ့ယုတ်တဏ္ဍတ်တွေကိုအဘိဓမ္မာလို့ခေါ်တယ်ဘာလို့ခေါ်လဲဒါကအဘိဓမ္မာကိုနားလည်တဲ့ပုဂ္ဂိုလ်တွေကသင်္ခါရလောကကိုနားလည်တယ်ဒါပေမဲ့စာတင်လို့အတိတဲ့အတိနဲ့နားလေခြင်းပေါ့စာတင်လို့သုတမေယဉာဏ်နဲ့သွားရတာကြီးပဲဥစဉ်တော်တက္ကမတွေစာတင်တာအလကားစာမလို့ဘူးတန်းကျင့်မှုပဲလို့လေဆိုတော့လေအလကားပြောတာအဲ့ဒီချိန်မှာခေါ်နေရအောင်နားထောင်ခြင်းဒီစာတင်နေတာပဲနော်ပရိယမပါလို့ကိုမရဘူးသလားနော်ခါဒီကြတော့ဟာမင်းတို့ပရိယမလို့ပါဘူးစာတက်ဖို့မလို့ပါဘူးလေပြောတယ်ဆိုတာစကားအလွန်ပြောနေတာခုလိုဖျားမှတပါမတင်လို့မရဘူးရှင်သာတိပုတ္တရာတော့ရှင်အတ္တသိတင်ပေးလိုက်တဲ့သုတပေါ်မှာခြေခံပြီးမှအထုတ်လို့တရားတို့ရတာနော်ဟုတ်တယ်မလားဒါကတင်းကိုတင်ရတာဒီလိုစာကြီးပြီးအချိန်ကာလအကြာကြီးတင်တာတော့မဟုတ်တာဒီလိုတရားနားထောင်နေဆိုတာတင်နေတာပဲအဲ့ဒါကိုပရိယတ်လို့ခေါ်တယ်အဲ့ဒါကိုဘာလို့ခေါ်လဲတင်ပြီးပြီဆိုရင်အဲ့ဒီသိတဲ့အတိုင်းကျင့်အဲ့ဒါပရိပတ်ပရိယတ်နဲ့ပရိပတ်ဟန်ချက်ညီပြီဆိုရင်ပฏิဝေဒဆိုခေါ်တယ်တရားတို့တရားမြတ်မပေါ်လားပေါ်လားအဲ့ဒါပရိယတ်မရှိဘဲနဲ့ပရိပတ်လာလို့ရရလားမရဘူးမရဘူးနော်အဲ့တော့အစွန်းလွတ်တဲ့ဟာတွေတည်းပဲကိုယ့်အကူကိုဉာဏ်နဲ့ချင့်ချင်ယူကြပေါ့နော်အဲ့တော့ဦးဇင်းတို့ပြန်ပြီးတော့ပြောကြတာကတတ္တလောကနဲ့ဩကာသလောကကြောင့်နားလဲခြင်းရယ်တတ္တလောကဩကာသလောကပေါ်မှာယက်တည်ပြီးစဉ်းစားနေရင်အဖြေမှမရဘူးသူ့ရဲ့ဈေးမြင့်သင်္ခါရလောကကိုနားလဲလိုက်မှတတ္တလောကဒါကြောင့်မြတ်စွာဘုရားကမိကုန်းလာမေးတယ်မိစ္ဆာဒိဋ္ဌိတွေကအတိတ်ကမရှိခဲ့လား ပစ္စုပ္ပန်ငါရှိနေလားနောင်နာကမှငါရှိအောင်မလားဆိုတဲ့တတလောကနဲ့ဩကာသလောကပေါ်မှာအခြေခံပြီးမေးရင်ဖျားဖြေးကိုမဖြေးဘူးဘာလို့လဲဆိုတော့သူ့မေးခွန်းကကိုမှန်မှန်တဲ့ပုံမှာယက်တည်ပြီးမေးတာဖြစ်တဲ့အတွက်ဖြေးစရာကိုမလိုဘူးတဲ့မိစ္ဆာဒိဋ္ဌိတွေဒါမေးရင်အဲ့ဒီလိုတင်းညက်ပုံမှာအခြေခံပြီးလာမေးရင်ဖျားဖြေးကိုမဖြေးဘူးဘယ်ပုံမှာအခြေခံပြီးမေးသင်္ခါရလောကဆိုတော့ခေါ်တယ်ရုပ်ဓာတ်နံဓာတ်ပုံမှာတကယ့်အရှိတရားပုံမှာယက်တည်ပြီးမေးဖြေးတယ်ဗျာဒါကြောင့်ဖျားကသစ္စာနဲ့ပတ်သက်ပြီးဖြေးတယ်နော်ဒါကြောင့်မသိလို့မဖြေတာမဟုတ်ဘူးအရှိတရားပေါ်မှာကိုမဟုတ်တဲ့အတွက်ကြောင့်ဥပမာဆိုတော့ဒဂါကြီးတို့အိမ်မှာတရက်ပြင်မရှိဘူးအဲ့ဒါကိုဟေးမင်းတရက်ပြင်ခုတ်ပြီးပြီလားဆိုရင်ခုတ်ပြီးပြီလို့ပြောလို့ရပါမလားမခုတ်သေးဘူးလို့ပြောလို့ရပါမလားမရှိတဲ့ဟာကိုမေးတာကိုဟုတ်ပြီလားကိုယ့်အိမ်မှာမရှိတဲ့ဟာကိုမင်းအိမ်မှာတရက်ပြင်ခုတ်ပြီးပြီလားမေးရဲ့အဲ့တော့ဖခင်ကလည်းပဲတတလောကအပေါ်မှာခြေခံပြီးငါအတိတ်ကရှိခဲ့လားအခုငါရှိနေလားနောင်နာကမှငါရှိအောင်မှလားဆိုတဲ့မိကုံးပေါ်မှာခြေခံပြီးမေးရဲ့ဖြစ်ရမရှိလို့ရှိတယ်လို့လည်းမပြောဘူးမရှိဘူးလို့လည်းမပြောဘူးနော်အဲ့ဒီပေါ်မှာခြေတဲ့ပိဋကတ်တော်တွေကိုချင်းကတ်တဲ့ကအဲ့ဒီလိုပေါ့နော်ဒါကြောင့်အဲ့တော့ပြန်ပြီးတော့ကောက်ချက်တဲ့သင်္ခါရုပပတ္တိတုံမှာနောက်ဆုံးအဆုံးတတ်ထားတာကအဲ့ဒီလိုသရတိတ္တသုဒ္ဓဆာကပညာတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာအခုလို့သင်္ခါရလောကလို့ခေါ်တဲ့ရုပ်တ္တနံတ္တကြောင့်နားလေလို့ရုပ်တ္တနံတ္တရဲ့ဖြစ်ချင်းပြက်ချင်းတွေကိုနားလေတဲ့အတွက်ကြောင့်ဝိပဿနာဉာဏ်ရဲ့နေတစ်ဆက်မဉဏ်လေးရဲ့ဖွဉဏ်လေးရဲ့ဟောဖြစ်လို့အရတ္တမဲ့ရတ္တဖူကိလေသာအာသောကုန်ကံယန္နာဖြစ်ချင်းနဲ့စိတ်ဆန္ဒရှိတယ်ဆိုရင်ယန္နာဖြစ်အောင်အားထုတ်လို့ရတယ်ဘယ်လိုအားထုတ်မလဲပေါ်စဲရုပ်နံတွေကိုဝိပဿနာဉာဏ်ရှုပြီးတော့ပစ္စုပန်ပေါ်စေဝိညာဉ်နာယသရဏဖတ်တဝေဒနာလို့ခေါ်တဲ့ပဋိစ္စသမုပ္ပါဆက်ရတဲ့ပစ္စုပန်အကျိုးချင်းရပေါ်မှာတဏှာဥပါဒကာမဘဝမဖြစ်အောင်ဝိပဿနာဉာဏ်ဥဝိပဿနာဉာဏ်ဥလိုက်ရင်တဏှာဥပါဒလို့ခေါ်တဲ့နောက်ပိုင်းဆက်ရဟကိုမတတ်ဘူးလားတတ်လားကိလေသာဝင်တဲ့ကာမဥကိုမတတ်ဘူးလားတတ်လားတတ်တယ်ဆိုရင်နောင်နာကဝိပါကကိုလာရရှိတာအဲ့ဒါဆိုရင်ယဟန္တာဖြစ်ပြီးတော့နိဗ္ဗာန်ဆိုတဲ့အငြိမ့်တက်ကိုမရဘူးလားရလားအဲ့တော့ဒါကြောင့်မိမိကအဲ့ဒံသွားကျင်လို့အာသောကုံကယန္တာဖြစ်ကျင်နေဆိုလည်းပဲဖြစ်လို့ရတယ်။တန်တရာကလွတ်အောင်သွားလို့ရတယ်ဆိုပြီးတော့သင်္ခါရုပပတ္တိတုံမှာတန်တရာလေလန်းနဲ့လွတ်လန်းနှစ်ခုကိုမြတ်စွာဘုရားဒီတုံမှာပြထားပါလေ။ဒါကိုဦးဇင်းတို့ပရိသတ်သမုပ္ပါဆက်ရအကူညီနဲ့မိမိတို့ဘဝမှာလည်းပဲမိမိရထားတဲ့ပစ္စုပ္ပန်ရုဒ္ဒနန္ဒတ်တွေကိုဖျားပေးတဲ့အသိဉာဏ်နဲ့ဝိပဿနာမရှိဘူးဆိုရင်မိမိတို့ဟာတန်တရာလေလန်းနဲ့ပဲရောက်သွားမှာတကယ်တည်းရောက်သွားမှာတော့ဝိပဿနာဉာဏ်ရှုနေတတ်နိုင်သလောက်နော်ဝိပဿနာဉာဏ်ကိုကျင့်ကြံကြိုးကိုစူးစမ်းအားထုတ်မယ်ဆိုရင်တန်တရာလွတ်လန်းဒါဆိုဒုက္ခကြီးအောင်ဆူတောင်းခြင်းနော်အဲ့တော့စိတ်ဆန္ဒအဲ့မှာကိုကတန်တရာလဲခြင်းနာလားလွတ်ခြင်းနာလားဆန္ဒမလိုဘူးလားအဲ့တော့ဒီတော့မြတ်စွာဘုရားကနော်ဆောစောကဦးဇင်းတို့စကားပြောဖို့ကြံတာကတန်တရာလေတဲ့ခါမှာလည်းပဲကြည့်ကိုကကုသကံသင်္ခါရတွေပါနေပါလျက်ကဲနဲ့နေပါတဲ့ဘဝကိုသွားဖြစ်ချင်တယ်ဆိုလည်းပဲကုသဆန္ဒအတိုင်းသွားမဖြစ်ဘူးလားဖြစ်လားစောစောကဥမာဆိုတော့ဟိုဦးစင်းဆရာကြီးသူ့မှာကုသကံတွေလုံလောက်နေပါလျက်ကဲနဲ့လူမဖြစ်ချင်တော့တိရစ္ဆာန်ဖြစ်ချင်တယ်ဆိုလည်းသူသွားဖြစ်မှာပဲဟိုအရှူလေးလိုလည်းဟာခွေးလေးတွေတိရစ္ဆာန်လေးတွေအားကြလို့ခွေးတိရစ္ဆာန်ဖြစ်ချင်တယ်ဆိုလည်းသွားသူ့ကံကဖန်တီးပေးနိုင်တယ်နော်ဟုတ်ပြီလားအဲ့တော့ဦးစင်းတို့ကြည့်ပေါ့ဒီအမေရိကန်နိုင်ငံမှာတော်တော်များများခွေးလေးတွေကြောင်လေးတွေဟာသူတို့ကောင်းကောင်းနေရတယ်အဲ့တော့သူတို့မှာကုသကံပါတယ်ဆိုတာကြည့်လို့မရဘူးလားရလားတာမန်လမ်းဘေးကလေးကချေခွေးတွေနဲ့တူရလားမတူဘူးအခြေခံပဋိသင်တွေကတော့အကုသကံကြောင့်ဖြစ်လာပြီမယ်သူတို့မှာကုသကံတွေမပါဘူးလားပါလားအဲ့ဒီခါမှာသူတို့ဟာမရောက်ချင်ဘဲနဲ့ရောက်ရတာလဲရှိနိုင်တယ်လို့တချို့ကြတော့လည်းပဲဒီဘဝကိုမျက်နှိုးလို့အဲ့ဒီကိုယ့်ရဲ့ဆူတောင်းကြအဲ့ဒီလိုနေရာမျိုးသွားရောက်တာလည်းပဲမဖြစ်နိုင်ဘူးလားဖြစ်နိုင်လားဒါကြောင့်ဒီတုတ်တံမှာအထက်ကဆရာကမှတ်ချက်ပေးတာကအကြောင်းတရားဖြစ်တဲ့ကောင်းတဲ့ကံတွေကိုလည်းတီထောက်ပါတဲ့ပြီးရင်ဆုလဲတောင်းပါတဲ့နော်အဲ့မှာလေးချက်ပြထားတယ်ယတ္တဟိပင်စဓမ္မအဋ္ဌိနပတ္ထနာတတ္တကတိအနိပတ္တတဲ့အကျင့်ပုဂ္ဂိုလ်တယောက်မှာသရတိလသုဒ္ဓဆာကပညာလို့ခေါ်တဲ့လုံလောက်တဲ့အကြောင်းကုသိုလ်တရားရှိတယ်တဲ့နပတ္ထနာကိုသွားရမယ့်လမ်းကြောင်းကိုဖြောင်းဖြောင်းလုံမထားဘူးဆိုရင်တတ္တကတိအာနိပတ္တသူ့ရဲ့လာရကတိမမြဲဘူးတဲ့ဦးဇင်းတို့ဗာနဲ့တူလဲဆိုရင်ဦးဇင်းတို့တက္ကရာကမကြီးကဲဒီနိုင်ငံမှာကိုကစာကြိုးစားလို့အကောင်းဆုံးဆရာဝန်ဘွယ်ရပြီဆိုပါတော့ဗျာကဲအဲ့ဆိုရင်မင်းနယူးယောက်ဆေးရုံသွားမလားဆမ်မနာဆေးရုံသွားမလားအဲဒီဆေးရုံသွားမလားကြိုက်တာရွေးမင်းရွေးနိုင်ခြင်းရှိတယ်လို့ပြောအဲ့ဒီဆိုရင်ကို့မှာ 你要谁用钢呢？别谁用钢呢？怪我先生，过百年都你，哎呦，过再大月钱都妙了，啊，再大多没，没拿几点，哎呦，过再大多没就过多了你啊个，高兴没高没？没高兴没高，好比了，哎呦嘛哈，俺们又来了，妈的人，喏，哎看见嘛，拆着看就三年了呗，然后这你也要，月钱可以得咖啡呀，能咖啡呀吧呢？没呀不，哎呦，将来是要老的。ဘယ်လိုနေရာမျိုးကကောင်းတယ်တော်တယ်ဆိုအောင်လည်းပဲရွေးချယ်တဲ့ဟုတ်ပြီလားအဲ့ဒါကိုဆူတောင်းတာပြောတာနော်ဒါကြောင့်ဆူတောင်းဖို့လိုအပ်တယ်နော်ယတ္တပတ္ထနာအတိငါပင်္ဆဓမ္မတတ္တပိအာနိပတ္တာတချို့ပုဂ္ဂိုလ်ကြတော့ဆူတော့တောင်းတယ်လုံတော့တဲ့အကြောင်းမရှိဘူးသူတောင်းတဲ့အတိုင်းမဖြစ်နိုင်ဘူးရောက်ရဘဝတေးကြသူလိုချင်တဲ့နေရာရောက်ဖို့မတေးကြဘူးတဲ့အဲ့တော့ခုမှဆရာဝန်မှမဖြစ်ထားပဲနဲ့ငါပဲဆေးရုံလိုချင်တယ်လို့လုပ်လို့ရပါမလားမရဘူးဟုတ်တယ်မလားရေတံဥပယံအတ္တိတေတံဂတိနိဗ္ဗတာတဲ့အကျင့်ပုဂ္ဂိုလ်တယောက်ရဲ့တဏ္ဍမှာဒီလိုမျိုးလုံလောက်တဲ့အကြောင်းလည်းရှိတယ်တောင်းတမှုလည်းရှိတယ်ဆိုရင်သူလိုချင်တဲ့ပန်းနဲ့ရပါပဲတဲ့အဲ့တော့ဦးဇင်းတို့ကတန်တရားလည်လန်းနဲ့သွားမလားတန်တရားထွက်လန်းနဲ့သွားမလားခုမှလုံလောက်တဲ့ဒရာတိကသုဒ္ဓဆာကပညာဓာတ်ခံဆိုတဲ့အကြောင်းတရားကောင်းလည်းရှိမယ်တန်တရားလွတ်လန်းကိုလည်းရွေးလို့မရဘူးလားလယ်လန်းကိုလည်းရွေးလို့မရဘူးလားကြိုက်တာရွေးပေါ့အဲ့ဒါတော့ဟုတ်ပြီလားအဲ့တော့တချို့ပုဂ္ဂိုလ်ကျတော့အကြောင်းလည်းမရှိဘူးတောင်းတချက်လည်းမရှိဘူးသူ့ဟာလည်းပဲရေစုံပြောကတ်ချင်တဲ့ကန်းရောက်မှာပဲဟုတ်ပြီလားအဲ့တော့လန်းလေးတွေလည်းကဒါကြောင့်ဦးဇင်းတို့ဗုဒ္ဓဘာသာတွေမှာဩဃာသဩဃာသဆိုပြီးတော့ရှ िख ိုးတာတွေရေဆက်ကုသိုလ်ကောင်းမှုလုပ်ပြီးတဲ့အခါမှာရေဆက်သွန်းချအမျှဝေတဲ့နေရာမှာဆုတောင်းတာတွေဟာလမ်းကြောင်းလွဲမသွားအောင်ဟုတ်ပြီလားဤကောင်းမှုကုသိုလ်ကြောင့်ဘုရားတပည့်တော်တို့ဟာနော်နော်လူကောင်းနဲ့ကောင်းဘဝကောင်းမှဖြစ်ပြရစေမိကောင်းဖကောင်းဆရာသမားကောင်းနဲ့တွေ့ပြရစေရောက်လျာဘဝမှာရရှိထားတဲ့ဘဝခန္ဓာနဲ့ပစ္စည်းကိုထူတွေကိုလည်းပဲဆုတ်ကင်ထားတဲ့ပုဂ္ဂိုလ်မဟုတ်ဘဲနဲ့ဉာဏ်ပညာနဲ့မိမိအတွက်ရောမိသားစုအတွက်ရောမိမိအတွက်ရောလောကအတွက်ရောပစ္စုပန်အတွက်ရောတန်တရာအတွက်ရောလောကအတွက်ရောသာသနာအတွက်ရောအကွက်ကြကြဝေဒန်ခွဲခြားနိုင်စွမ်းရှိတဲ့ဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဖြစ်ပြရစေဒါလမ်းဖြောင်းလားတန်တရာထဲမှာလဲနေနောက်ဆုံးပန်းနေကဖះရန်လာတို့ကဲ့သို့အငိမ့်တက်ဟုတ်ပြီလားဒါကြောင့်ဆုတောင်းရတယ်ဒါကြောင့်ဩဃာသမင်းတို့နော်ဩဃာသဆိုပြီးတော့ဆုတောင်းနေစားကလည်းပဲဖះရှိသွားတောင်းတာဟုတ်ရဲ့လားဖះပေးပါလို့သွားတောင်းတာဟုတ်ရဲ့လားဩဃာသနဲ့အဲ့မှာဖះကိုကြောပါဤတရားကိုကြောပါဤတန်ခါကိုကြောပါဤမိဘကိုကြောပါဤဆရာသမားကိုကြောပါဤကြောရတဲ့ကုသိုလ်မရှိဘူးလားဒီကုသိုလ်ကြောင့်ဒါဖြစ်ပြရစီလို့တောင်းတာဖះရှိသွားလက်ဖြန့်တောင်းတာမဟုတ်ဘူးဖះလည်းပေးလို့ရရဲ့လားဖုန်းကြီးတွေစီမှာတိရယူတဲ့ခါလည်းပဲဩကာသကတော်ဂျုံနဲ့ဆိုတဲ့အခါဖုန်းကြီးတွေကလည်းပဲအဲ့မှာဆုပေးတယ်အဲ့တော့တချို့ကဘာပြောလဲခဏတော့ဖုန်းကြီးတွေကရောပေးနိုင်လို့လားတဲ့ပေးလို့ရတယ်အဲ့တော့မင်းတို့ဗုဒ္ဓဘာသာတွေကဖုန်းကြီးတွေစီတတ်တော့မဟုတ်ဘူးစာပိုက်ကိုတေချာနားလည်အောင်ကြည့်ဖုန်းကြီးတွေကပြောတာကိုလည်းပဲတေချာနားလည်အောင်ကြည့်ဖုန်းကြီးတွေကဘာပြောလို့အခုတရားဓမ္မတို့အခုလိုယန္တာသုံးပါးကတော်ရတဲ့ကောင်းမှုကုသိုလ်နော်ဆောက်တည်ရတဲ့သီလကုသိုလ်လှူဒန်းလိုက်ရတဲ့ကုသိုလ်ဒီကုသိုလ်တွေကြောင့်တရားဓမ္မတို့လိုချင်တဲ့ဆုတွေပြည့်ပါစေလို့သစ္စာပြုပေးတာဘုန်းကြီးတွေကရောက်ရင်ပေးတာဟုတ်ရဲ့လားမဟုတ်ဘူးဒါသစ္စာပြုရဲဆိုတာဆူတောင်းပေးတာမကောင်းလားကောင်းလားသူအသက်ရှိပါလိမ့်ကျမ်းပါပါစီဆိုမင်္ဂလာစကားပဲဟုတ်တယ်မလားဒါကြောင့်အခြေခံဗုဒ္ဓဘာသာလေးတွေကတခါလေလူကအဲလူကန့်လန့်လေးတွေထော်လော်ကန့်လန့်လေးတွေလည်းတွေ့တတ်တယ်ကိုယ်လည်းပဲအဲ့ဒီလိုဖြစ်တော့ဟုတ်မယ်နော်ဒါကြောင့်တခါတလေလည်းအဲ့ဒီလိုဖြစ်တတ်တယ်ရှေးဆရာတော်ကြီးတွေရှေးမိဘဘိုးဘွားတွေထွင်ခဲ့တဲ့စာပိုက်တွေစကားလုံးတွေကိုသိချာကြည့်အတိတ်တွေကတိတ်လေးနေတယ်ဒါကြောင့်ဒီတော့မှပြောထားတယ်အကြောင်းကောင်းအောင်လည်းလို့ဥတီချက်ပန်းနိုင်ကိုလည်းဖြောက်အောင်ထားတဲ့။နို့ဆိုရင်ရောက်ချင်တဲ့နေရာကြီးရောက်သွားတတ်တယ်တဲ့။နော်ဒါကြောင့်သင်္ခါရုပပတ္တိတုတ်ကိုသင်ခြင်းဖြင့်မိမိတို့သည်တတ္တလောကနဲ့ဩကာသလောကဤကြောင်းနားလည်ဖို့အတွက်သင်္ခါရဓမ္မတွေကိုနားလည်အောင်ရှင်းဉာဏ်ကျုပ်ကိုကြိုးစားအားထုတ်ခြင်းဖြင့်လောကသုံးပါးအကြောင်းကိုနော်ဦးဇင်းတို့အတိတ်ပစ္စုပန်နာကအကြောင်းကျိုးဆက်ဆက်တတ်သွားပြီးဆက်ဆက်တတ်သွားတဲ့အတွက်ကြောင့်မိမိတို့မှာတတ္တရာဒိဋ္ဌိဩဇိရာဒိဋ္ဌိဝိဇိကိစ္စလို့ခေါ်တယ်ဒီလိုယုံမတန်တရားတွေအယူလွဲမှမှုတွေကိုတရင်ကပယ်နိုင်ကြပြီချိုးတရင်ကပယ်နိုင်တဲ့အဲ့ဒီအပေါ်မှာခြေခံပြီးတော့မိမိတို့ရရှိထားတဲ့ဝိညာဉ်နဲ့ဥဒ္ဒါနနဲ့ဖတ်တာဝေဒနာလို့ခေါ်တဲ့ပစ္စုပန်အကျိုးတရားခန္ဓာအပေါ်မှာနော်မမြဲခြင်းအနိစ္စဆင်းရဲခြင်းဒုက္ခအဆိုးများခြင်းအနတ္တဆိုတဲ့မှန်ကန်တဲ့ဝိပဿနာဉာဏ်များဖြင့်နှလုံးသွင်းနိုင်ပြီးတော့အနာဂတ်တဏဥပါဒံလို့ခေါ်တဲ့ကိလေသာဝတ်ကမ္မဘဝလို့ခေါ်တဲ့နော်ကမ္မဝတ်နှစ်ပါးကိုဖြတ်နိုင်ခြင်းဖြင့်နာဂဒုက္ခသစ္စာကိုမိစာလို့ခေါ်တဲ့ဝိပါကဝတ်ဒီအပြီးတိုင်ငြိမ်းတဲ့ပုဂ္ဂိုလ်များဖြစ်ပြရစေဟု အောင်ပတ္ထနာစုတောင်းကြကုန်ရတော်သတည်း